တရားနာယူကြတော့ဓမ္မရှင်မျိုးပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မရှင်မျိုးပေါင်းတို့ခင်ဗျာကျွန်တော်များရဲ့ကျေးဇူးရှင်ဖြစ်တော်မူသည့်တဲငူကြောင့်ဆရာတော်အရှင်မြတ်ဘုရားကြီးရန်ကုန်မြို့မြောက်ကလာပညာအကွက်ကန္တာရိတ်တန်၌နောက်ဆုံးညဖြစ်သည့်မိမိခန္ဓာကိုယ်ရဲ့အဘိဓမ္မာတရားတော်များကိုဝိနည်းအပေါင်းတို့အပေတကားပိနိဗ္ဗာန်ကပို့ရှင်ခြင်းကသာနာတော်တက္ကိ2510ခုနှစ်ကောဇာတက္ကိ1328ခုနှစ်ရာသူလဆန်း12ရက်နေ့၌ခေါ်ကြပါတော့ကြောင့်ကြားနာသောဝိနည်းအပေါင်းတို့သည်အမနာမကြောက်စရာကောင်းလာသည်အပေလေးကမှလွတ်ကင်းပြီးဆရာတော်ရှင်မြတ်များကြွများမိအသင်္ကနတနိဗ္ဗာန်တန်တော်ယခုဘောနဲ့မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း
မြောက်ဥက္ကလာပဒီညအဖို့မှာပိတ်ဆုံးတရားပွဲပေါ့ဗျာအဲလောကီလောကုတ်တရားနှစ်ဌာနရှိလောကီမှာလည်းပဲဇတ်တိငှားကြဇတ်တိငှားကြတော့၃ကြီးနှစ်ကြီးဒီလိုကကြဒီကနေ့လောကုတ်တရားနယ်မှာလည်းပဲဇတ်ပွဲကြီးလိုပဲအဲလောကုတ်တရားနယ်မှာလည်းပထမညဒုတိယညတတိယညအဲဇတ်ပွဲကြီးလိုပဲလောကုတ်တရားဇတ်ပွဲပေါ့ဗျာပြည့်ညလို့ပြောတာနော်အဲတော့လောကီလောကုတ်တရားနှစ်ဌာနရှိတဲ့အ ነ ကလောကီမှာလည်းဇတ်ပွဲကြီးခံရလောကုတ်တရားနယ်မှာလည်းဇတ်ပွဲလို့ပေါ့လောကုတ်တရားဇတ်ပွဲဘာကြောင့်လဲတဲ့လောကီမှာလည်းရှိလောကုတ်တရားမှာလည်းရှိလောကီမဲ့ခင်လောကုတ်တရားမဲ့ခင်နှစ်ဌာနရှိအခုဟာတရားတောင်းတဲ့ပုဂ္ဂိုလ်လည်းတရားတော့တောင်းလိုက်တဲ့ဥပဇင်ကဘာဟောရမှလည်းမသိဘူးကြက်ထားတဲ့တရားမရှိကြက်ထားတဲ့တရားကလည်းဘယ်တရားမှလည်းကြက်ထားတဲ့စာကလည်းမတတ်လို့အဲစာမတတ်တော့ဘယ်တရားဟောရမှလည်းမသိဘူးအဲဘယ်တရားဟောရမှမသိတော့တရားကတော့ဘုရားကတော့ဟောတယ်အတိတ်ရဲ့အနာဂတ်ရဲ့ပြစ်ဆုံးပါရဲ့ကာလ၃ပါးရှိကာလ၃ပါးရှိတဲ့အ ਨੇ ကအတိတ်ကိုလည်းမတွေးနဲ့တယ်မရောက်သေးသောအနာဂတ်စိတ်လည်းမမျှော်နဲ့တဲ့ပြစ်ဆုံးပံပေါ်လာတဲ့ယုံနာကိုယ်တိတ်အဲဒီတော့ဒီညအဖို့မှာဘိတ်ဆုံးညဖြစ်ခြင်းကြောင့်တရားဓမ္မတွေလည်းဘိတ်ဆုံးညဆိုတော့ဘိတ်ဆုံးအိတ်နဲ့လွဲသလိုမင်းညကဟောခဲ့တယ်ဒီညမို့ဒီညဆိုတာအတိတ်လေးတွေအစဉ်ဖြင့်ဟောသွားပါမယ်လို့စိတ်တွေကိုဟောပါမယ်လို့ဥပဇင်းကကိုစိတ်ထားလို့စိတ်ပဲဟောပါမယ်လို့ဘာကြောင့်လဲတဲ့စာကလည်းမတတ်စာကမတတ်တော့ဖျားသိတဲ့အသိတွေလည်းမသိဥပဇင်းကဖျားသိမသိတော့ခန္ဓာကရှားထားတော့ကိုယ်ခန္ဓာကိုယ်ဟာရှားထားတော့ဥပဇင်းကြင်လာခဲ့တဲ့အကျင့်ဟာ20နဲ့တလထိုင်ရမထပဲနဲ့လူသိရင်သိမသိတရားရဆိုပြီးတော့အဲဒီလိုကြင်လာခဲ့ပါလေအတိတ်ကလာတော့လည်းဥပဇင်းဘာမှမသိခဲ့ဘူးမသိခဲ့တော့ကျင့်လာတဲ့အချိန်ခါကျတော့အတိတ်တရားလေးတွေအရှိတရားလေးတွေရလာတယ်အတိတ်တရားရဲ့အရှိတရားရဲ့အတိတ်တရားအရှိတရားနှစ်ဌာနရှိတဲ့အ ਨੇ ကအတိတ်ကလာတော့ကဘာမှအရှိတရားကိုမရခဲ့ဘူးအတိတ်တရားလေးတော့သူလူကြီးတွေသူကြီးတွေပြောလို့သံဃာတော်အရှင်မြတ်များပြောလို့အတိတ်တရားလေးတွေတော့ရခဲ့ပါရဲ့ခန္ဓာကကိုယ်ထွေတရားတွေကိုရှိတဲ့တရားတွေကိုမသိခဲ့ဘူးမသိခဲ့တော့အဲ့တော့အရှိတရားအတိတရားရှိပါလေတရားနှစ်ပါးရှိအတိတရားကဘယ်တရားလဲအရှိတရားကဘယ်တရားလဲအဲဘုရားကတော့ဟောထားတယ်ယုံနာနှစ်ပါးရှိတယ်ခန္ဓာ၅ပါးရှိတယ်ဓာတ်ဤသဘောရှိတယ်ယုတ်ဤသဘောနာဤသဘောအတုပါဤသဘောခန္ဓာဤသဘောအာယရဏဤသဘောသစ္စာဤသဘောဖះကတော့ဟောထားခဲ့တယ်မသိခဲ့ဘူးဥပဇင်းကအတိတ်ကလာတော့ဒါကြောင့်မလို့အတိတ်တရားအရှိတရားဆိုတဲ့ဥစ္စာတရားနှစ်ပါးရှိပါလေအတိတ်တရားကဘယ်တရားလဲအရှိတရားကဘယ်တရားလဲလက်ဝဲလံလက်ရလံနှစ်လမ်းရှိပါလေအဲ့ဒီတော့အတိတ်တရားဆိုတာကတချို့ကအတိတ်ကလည်းဥပဇင်းတို့ကလည်းအတိတ်တရားတွေဖြစ်လာခဲ့ဘယ်လိုဖြစ်လာခဲ့လဲတဲ့မရှိတာတွေသိလာခဲ့မရှိတဲ့တရားတွေကိုသိတယ်ရှိတဲ့တရားကိုမသိခဲ့ရှိတဲ့တရားသိမှာအမှန်တရားသိရှိတဲ့တရားကိုသိမှာအမှန်ကိုအတိတ်ကာလတုန်းကဥပဇင်းဟာ46နှစ်လုံးလုံးဟာဖြစ်မရှိတဲ့တရားတွေကိုသိလာတယ်။ဒါကြောင့်မလို့အတိတ်တရားအရှိတရားတရားနှစ်ပါးရှိပါတယ်လို့လောကီလောကုတ်တရားနှစ်ဌာနခွဲလိုက်တဲ့ချိန်ခါကျတော့လောကီတရားရဲ့လောကုတ်တရားရဲ့ပညာတရားရဲ့ပရမတ်တရားရဲ့သမုဒိသစ္စာရဲ့ပရမတ်သစ္စာရဲ့ဟောနှစ်ဌာနရှိပါတယ်လက်ဝဲလံလက်ရလံနှစ်လမ်းရှိပါတယ်လဝဲလာလဲရလာနှစ်လားရှိတော့အတိတ်ကလာတော့ကဥပဇင်းတော့လဝဲလာကြီးကိုလိုက်လာခဲ့လက်ရလာကိုမသိခဲ့အတိတ်ကလာတော့ကမရှိတဲ့တရားကိုပြညတ်တရားတွေသိခဲ့ပရမတ်တရားတွေကိုမသိခဲ့မသိခဲ့တော့ အတိတ်ကတာတုန်းကသိတဲ့အတိတ်ကသူများပြောတာဆိုတမ်းကြားလို့ယုံနံဆိုတာလည်းမသိသဘာဝကိုလည်းမသိခဲ့မသိခဲ့တော့သူများပြောတာကြားဆိုတာကြားမှတ်ပြီးသိတဲ့အတိတ်လေးတွေပဲရှိခဲ့မရှိတာတွေကိုအရှိချင်ရဲ့ဦးစင်ဟာအတိတ်ကတာတုန်းက40နှစ်6နှစ်လုံးလုံးမရှိတဲ့တရားတွေကိုသိလာခဲ့ပါလေ။ဒါကြောင့်မလို့ဦးစင်အတိတ်ကသိလာတဲ့အတိတ်တွေကိုတကားတကားမှမပြောက်တယ်ချပြီးတော့ပြောရမှာပါပဲ။ရှိတဲ့တရားကဘယ်လိုသိတဲ့တရားကဘယ်လိုအရှိတရားအတိတ်တရားဆိုတဲ့ဥစ္စာတချို့လည်းမသိကြဘူးလားတဲ့။ဝိပဿနာတရားဆိုတဲ့ဥစ္စာဝိပဿနာဝိပဿနာဆိုတာပြောလို့ပြောတာရှိကြတာပေါ့။သူလည်းဝိပဿနာငါလည်းဝိပဿနာဒါတွေပြောလို့ပြောတာရှိကြပါလေ။ဝိပဿနာချင်းလည်းတူသလားတဲ့။မတူဘူးလားတူတာပေါ့သူလည်းဝိပဿနာငါလည်းဝိပဿနာဘုရားကတော့စိတ်ပဲဟောတယ်အတိတ်တလုံးအမြဆုံးတယ်အတိတ်ဟောထားတော့အတိတ်ဟောထားတော့ရှိတာကိုသိမလားမရှိတာကိုသိမလားတရားနှစ်ပါးရှိပြန်ပြီအဲဒီတော့ဝိပဿနာဆိုတာတချို့လည်းမသိဘူးမသိဘူးလားတဲ့ယုံနာနေမြင်နေယုံနာနေသိတယ်တို့လည်းပဲယုံနာသိတာပေါ့ဒီလိုပြောလို့ပြောတာရှိကြပါလေအဲဒီတော့တို့လည်းပဲယုံနာသိတယ်ဆိုတော့တချို့မသိပြဘူးလားတဲ့အဲ့တော့ရှိကဆရာတော်သမတော်ကြီးတွေရေးထားတဲ့ဟာလေးတွေလည်းရှိကြတယ်ရေးထားတဲ့ဟာလေးတွေရှိကြတော့ဘယ်လိုရေးထားလဲဆိုတော့မင်းကောဇေတော်ဆရာတော်ဘုရားကြီးရေးထားတဲ့လင်္ကာလေးတွေလည်းရှိကြတယ်ရှိတော့အဲ့ဒီရှိကအရိယသူတော်ကောင်းကြီးတွေရေးထားတဲ့သဘာဝတရားတွေရေးထားတဲ့ဥစ္စာတွေဒေသနာအစဉ်ကလေးတွေရေးထားတယ်ရေးထားတော့အဲ့ဒီမှာစာဝတိကိုဝိပဿနာစာဝတိကိုကြည့်ကြကြည့်ကြတော့ဟောကတော့ရေးထားလိုက်တဲ့ဥစ္စာနာယုတ်ကိုလည်းသိရတယ်နာန်ကိုလည်းသိတယ်ယုတ်ကိုလည်းသိတယ်ဖသလည်းသိတယ်ဝေဒနာလည်းသိတယ်နာန်လည်းသိမသိဘူးလားဟောသူတို့ဒီလိုသိတာကစာအုပ်ထဲကဝိပဿနာစာအုပ်ကြီးထဲကနေပြီးကြည့်တယ်သိတယ်အသိသူတို့လည်းမသိဘူးလားတဲ့ပြောတာကြပြန်တော့ပရမတ်ကြီးဗျအဲသူတို့လည်းမသိဘူးလားသိတာပေါ့ယုံနာမသိဘူးလားသိတယ်မြင်တာယုတ်သိတာနာယုတ်ယုတ်ချင်းပေါင်းစောတာဖသတိလုံးနံတရားသိလိုက်တယ်ဝေဒနာခံစားလိုက်တယ်ဟုတ်စောင့်ကြည့်တဲ့ကဟာကြည့်ပြီးသိပြီးတော့တို့လည်းပဲသိတာပဲလို့ဒီလိုယူဆကြအဲ့တော့ခန္ဓာကိုမရှာတော့ဘူးမရှာတော့ဝိပဿနာစောင့်ကြည့်တဲ့ကနေပြီးတော့အဲ့ဒါကြည့်ပြီးတော့လင်္ကာလေးတွေဖတ်ပြီးအရကျက်ပြီးတော့အဲ့ဒါပြောတော့တာဘယ်လိုပြောလဲလင်္ကာလေးတွေကလည်းရွတ်လို့ဆိုလို့ကလည်းကောင်းတယ်ဗျအဲရွတ်လို့ဆိုလို့ကောင်းတော့တာဥပဇင်းကလည်းစာမတက်လို့ကောင်းကောင်းသူများဟောတဲ့ဖတ်တန်ကြတော့အဲ့ဒီမှာသဘောပေါက်ထားတာရှိသဘောပေါက်ထားတာရှိတော့အဲ့တော့စာအုပ်ထဲရေးထားတဲ့လင်္ကာလေးတွေယောဂီပုဂ္ဂိုလ်တွေဆိုကြဘယ်လိုဆိုလဲတက္ကသိုလ်ဘောက်ကအာယု6ပါးရေးထားတဲ့လင်္ကာလေးရှိဘယ်လိုရေးထားလဲတော့ဦးဇင်းကစာမတက်လို့အမှားလေးများဖြစ်သွားရင်ဘွေမယူကြနဲ့တက္ကသိုလ်မှာများသဘောကိုစိတ်တွေကိုဟောခြင်းလို့သဘောလေးကိုနာကြလို့တက္ကသိုလ်မှာများဦးဇင်းကတော့သူများစိတ်ကိုမရှုဘူးကိုယ်စိတ်ကလေးကိုရှုလာတော့ကိုယ်စိတ်ကိုဖြစ်ပုံလေးတော့အကုန်သိပါရဲ့သူများစိတ်တွေကိုမရှုဘူးကိုယ်စိတ်ကိုရှုလာတော့ကိုယ်စိတ်ကလေးဖြစ်ပုံလေးကိုအကုန်သိရဲ့စိတ်တွေကိုတော့အဲ့တော့ရှိတာတော့အဲယုံနာမသိဘူးလားသိတယ်အဲ့ဒီတော့ဦးစင်းတို့လည်းအတိတ်ကလည်းကဒီလိုပဲငါလည်းသိတာပဲလို့ဒီလိုထင်လာခဲ့အဲဘယ်လိုထင်လာလဲစောင်းဝိပဿနာစောင်းကြီးတဲ့ကနေပြီးဖတ်ပြီးသိတာကိုရေးထားတာကသဘာဝအရိယသူတော်ကောင်းကြီးတွေကရေးထားတာသဘာဝရေးထားအဲရေးထားတော့သဘောတရားတွေရေးထားတော့ဘယ်လိုရေးထားလဲတဲ့လင်္ကာလေးရှိတကား6ပောက်ကအဲ့ဒီတော့ဘယ်လိုလင်္ကာလေးတဲ့ဆိုတာဆိုလို့ရတယ်ကောင်းတယ်ဗျဟာတို့ကတကား6ပောက်အာယုံ6ပါးရိတ်တာမျက်စိအစင်းရုံမှမြင်မြင်နေမှရွယ်ပေါ်တိုင်းလင်းမြင်စိတ်ဆိုးရနာရိတ်တယ်ဖသာကြောင့်လဲနာရိတ်တယ်ဝေရနာကြောင့်လဲနာရိတ်တယ်နဲ့ဟုတ်မျက်စိသဘောကပတာရအကြည့်အစင်းကလည်းရုပ်ယုံခြင်းမျက်စိပတာရအကြည့်ယုံနဲ့အစင်းယုံနဲ့ပေါင်းစုံတော့ဖသာသီလုံးနန္တရာသိလိုက်တဲ့ဝေရနာခံစားလိုက်တဲ့ဖသာလည်းသိတယ်ဝေရနာလည်းသိနာလည်းသိတယ်ယုတ်လည်းသိအစင်းရုပ်လည်းသိတယ်မျက်စိပသာရအခြေရုပ်လည်းသိတယ်ခံစားတဲ့သဘောနာလည်းသိစောက်ထဲကကြည့်နေတာဟုတ်နာအတန်ဤရုပ်မှမြင်ကြားတယ်မှတ်ရွေးပေါ်တိုင်တယ်ကြားစိဆိုးတဲ့နာရိတ်တယ်ဖတာကြောင့်လည်းနာရိတ်တယ်ဝေရဏကြောင့်လည်းနာရိတ်တယ်ဟောမသိဘူးလားအတန်ကလည်းရုပ်နာပသာရအခြေရုပ်နာပသာရအခြေရုပ်နဲ့အတန်ရုပ်နဲ့ပေါင်းစုံလိုက်တဲ့အချိန်ခါဖတာဒီလုံးနံတရားသိလိုက်တဲ့သဘောဝေရဏခံစားလိုက်တယ်ဆိုတော့ဟောအတန်ယုံလည်းသိတယ်နာပတာရအခြေယုံလည်းသိတယ်သိလိုက်တဲ့သဘောနံခံစားလိုက်တဲ့ဟာလည်းသိလိုက်တယ်ဝေရဏခံစားလိုက်တယ်လည်းသိမသိဘူးလားယုံတာသူတို့လည်းသိတာပေါ့နှာခေါင်းအနာအီယုံမှမြင် နာနေမှတ်၍ပေါ်တိုင်းနဲ့နာစေဆိုးတဲ့နာရိတ်ထင်ဖာသာကြောင့်လဲနာရိတ်ထင်ဝေရဏကြောင့်လဲနာရိတ်ထင်ဟောနှာခေါင်းအနံ့လာလဲနှာခေါင်းပသာရအကြည်ကလဲယုံအနံ့လာလဲယုံအနံ့ယုံနဲ့နှာခေါင်းပသာရအကြည်ယုံနဲ့ထိခိုက်လိုက်တဲ့အချိန်ခါဖာသာသီလုံးနံတရားခံစားလိုက်တယ်ဟာလာဝေရဏခံစားလိုက်တာနောင်ဟောမသိဘူးလားသိတာပေါ့အဲ့ဒါလျာအရာသာဤယုံမှန်းမြင် စားရမှတ်၍ပေါ်တိုင်းလင်းစားစေဆိုးတဲ့နာရိတ်ထင်ဖာသာကြောင့်လဲနာရိတ်ထင်ဝေရဏကြောင့်လဲနာရိတ်ထင်နဲ့ရတာယုတ်နဲ့လျာပသာရအကြည့်ယုတ်နဲ့တိုက်ခိုက်လိုက်တဲ့အချိန်ကဖာသာတီလုံးနံတရားတိလိုက်တဲ့ချိုးတဲ့ချင်းနဲ့လို့ခံစားလိုက်တာဝေရဏခံစားလိုက်တဲ့ဟာနောင်မသိဘူးလားဟောသိတယ်ဗျအဲ့ဒီလိုသိတယ်အဲ့ဒါပါလေတဲ့စောင့်ကြည့်တဲ့ကဖတ်ပြီးသိတယ်အဲ့ဒီကိုအတွေ့အီယုံမှမ ဖာတာကြောင့်လဲနာရိတ်တယ်ဝေဒနာကြောင့်လဲနာရိတ်တယ်ဟောမသိဘူးလားကိုအတွေ့ကိုရဲ့အတွေ့ရုပ်ကဲထိလိုက်တဲ့အချိန်ခါဖာတာဖြစ်ပြီးဒီလုံးနံတရားခံစားလိုက်တယ်ဆိုတာနာလည်းသိတယ်ဖာတာလည်းသိတယ်ဝေဒနာလည်းသိနှလုံးသဘောဤရုပ်မှာမြင်သိတယ်မှိုက်ပဲပေါ်တိုင်လင်းသိစိတ်ဆိုတဲ့နာရိတ်တင်တဲ့ဟောသိစိတ်ဆိုတာနာရိတ်တင်တယ်တဲ့သိစိတ်ဆိုတဲ့နာရိတ်တင်ဖတာကြောင့်လဲနာရိတ်တင်ဝေဒနာကြောင့်လဲနာရိတ်တင်ဟောမသိဘူးလားသိတယ်တခါတည်းကိုဖတာလည်းသိတယ်ဝေဒနာလည်းသိတယ်ရုပ်လည်းသိတယ်နာလည်းသိတယ်မျက်စိပသာရအကြည့်လည်းသိတယ်အဆင်းရုပ်လည်းသိတယ်အတန်ရုပ်လည်းသိတယ်နှာခေါင်းပသာရအကြည့်ရုပ်လည်းသိတယ်ဖတာလည်းသိတယ်ခံစားတဲ့နာလည်းသိတယ်မသိဘူးလားအဲ့ဒီအသိကတော့ဗာလဲတဲ့အသိတရားခေါ်တယ်အသိတရားဘာကြောင့်လဲတဲ့သိတော့သိပါရဲ့ရုံနံတော့သိပါရဲ့တဲ့တကယ်အစ်စ်မျက်စိတကနာတကနှာခေါင်းတကပါးစပ်တကကိုယ်တကမနှောတကတက6ပေါက်ကအာယုံကအာယုံ6နဲ့တက်ခဲ့လိုက်တဲ့အချိန်ခါကျတော့ဘယ်လိုမြင်လို့ဘယ်လိုသိလိုက်တယ်လဲဆိုတော့မျက်စိနဲ့မြင်လိုက်တာတကမာလေးမြင်တော့တကမာလေးပဲသိလိုက်တကမြင်တော့တကသိချောတာလေးမြင်တော့ချောတာသိတယ်အဲ့ဒါရုံနံသိလို့လားဒီလိုမြင်လို့ရှိရဲ့ရုံနံသိတယ်လို့ခေါ်နိုင်မှာမလားမခေါ်နိုင်ပါဘူးဒါအသိတရားတွေပြောတာအသိတရားဆိုတာကတက္ကမမြင်တက္ကမသိတာတက္ကမမြင်တက္ကသိတာခွေးမြင်ခွေးသိတာဝဲမြင်ဝဲသိတာနွားမြင်နွားသိတာကြက်မြင်ကြက်သိတာရေမြင်ရေသိတာတောမြင်တောသိတောင်မြင်တောင်သိကြောက်ဆင်းလို့ဘုရားကြီးမြင်လို့ကြောက်ဆင်းလို့ဘုရားကြီးသိရွှေတုံဘုရားကြီးမြင်လို့ရွှေတုံဘုရားကြီးရွှေတွေဝင်းနေတာသိသီလရှင်မြင်လို့သီလရှင်သိသံဃာတော်အရှင်မြတ်များမြင်လို့သံဃာတော်အရှင်မြတ်များရဲ့လို့သိအဲ့ဒါအသိမှန်ခေါ်ပါမလားနာမရှိတဲ့တရားကြီးကိုတွားပြီးသိပါတယ်ရှိတဲ့တရားကိုမသိပါဘူးအဲအဲ့ဒါပါလေတဲ့မျက်စိကလည်းပြောတော့ဖာတာလည်းသိတယ်ဝေဒနာလည်းသိတယ်နာမ်လည်းသိတယ်ရုပ်လည်းသိတယ်ပပါရအကြည့်လည်းသိတယ်အဆင်းလည်းသိမြင်တော့ဒကမမြင်ဒကမသိဒကမမြင်ဒကမသိခွေးမြင်ခွေးသိအဲ့ဒီလိုသိတော့အတိမှန်ခေါ်နိုင်ပါမလားအဲရုပ်နာကိုသိလို့လားရုပ်နာကိုမြင်လို့လားမဟုတ်သေးပါဘူးပညာအမြင်ပညာအသိကြီးရှိပါသေးတယ်အဲ့တော့နားနဲ့အသာနဲ့အတိမှန်လိုက်တဲ့အချိန်ခါကြတော့လေဘယ်လိုကြားလိုက်ကြလဲတဲ့အသာယုတ်နာပတာရအကြည်ယုတ်ဖတာဖြစ်ပြီးဒီလုံးနာတရားဝေဒနာခံစားလိုက်အရိယသူတော်ကောင်းကြီးတွေကတော့သဘာဝတရားတွေကိုရေးထားရေးထားလိုက်တော့ခန္ဓာကိုယ်မရှာတော့ဘူးစောင့်ကြည့်တဲ့ကြည့်ပြီးအဲ့ဒါသိတော့တာပဲတခါတည်းငါလည်းပဲသိတယ်လို့ဆိုထားတာပဲတခါတည်းအဲ့သိလိုက်တော့အတန်တခုနားနဲ့ထိမှန်လိုက်ထိမှန်လိုက်တော့ယုတ်လည်းမသိနာလည်းမသိဘူးဝေဒနာလည်းမသိဘူးဒုက္ခဝေဒနာဒုက္ခဝေဒနာလည်းမသိဘူးခန္ဓာ၅ပါးယုတ်နာတရားလည်းဖြစ်ပြီးပြည့်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တဲ့ယုတ်နာကိုလည်းမသိဘူးမသိတော့တဲ့အသံနဲ့နားနဲ့ထိမှန်လိုက်တဲ့အချိန်ခါကျတော့ဘယ်လိုကြားလိုက်တဲ့ခွေးသံကြားတော့ခွေးသံသိလိုက်တယ်ဓကမအသံကြားတော့ဓကမအသံသိလိုက်တယ်လေဒီဝသံကြားတော့လေဒီဝသံသိလိုက်တယ်ဝက်သံကြားတော့ဝက်သံသိလိုက်တယ်ဘဲသံကြားတော့ဘဲသံသိလိုက်တယ်ဒါယုံနံသိပါမလားမရှိတဲ့တရားကြီးကိုသိတာအဲ့ဒါပါလေတဲ့ပညာတရားဟောမရှိတဲ့တရားကိုသိတာမရှိတရားကိုသိတာဥပါဒံတရားဟောအဲ့ဒါအသိတရားဘာကိုသိတာလဲမရှိတာကိုသိတာရှိတာကိုသိတလားတဲ့ရှိတာကိုမသိဘူးမရှိတဲ့တရားကိုသွားသိလိုက်တယ်အဲ့တော့ခွေသံဝက်သံဘဲသံကျက်သံလေဒီအိုသံဒကမအသံဒီလိုသိရင်အဲ့ဒီလိုသိလိုက်တာကမရှိတရားကိုသိလိုက်ခြင်းကြောင့်အတိတရားလို့ခေါ်တယ်။ဟဲ့အသံနဲ့ထိမှန်လိုက်တဲ့အချိန်ကဒီလိုပဲသိသေးသလားတဲ့မဟုတ်သေးဘူး။အနတ်နဲ့နှာခေါင်းနဲ့ထိမှန်လိုက်။အနတ်နဲ့နှာခေါင်းနဲ့ထိမှန်လိုက်တဲ့အချိန်ကကျတော့ဘယ်လိုသိလိုက်တယ်တဲ့။ဝိပဿနာစောင့်ကြည့်တဲ့တော့သိပါရဲ့။နှာခေါင်းနဲ့အနတ်နဲ့ထိမှန်လိုက်တဲ့အချိန်ကမှုေးလိုက်တာ၊တင်းလိုက်တာ၊ကြိုင်လိုက်တာတို့အဲ့ဒါတို့သွားသိ။အဲ့ဒါရုပ်စစ်နာစစ်ကိုသိပါ။ဘုရားကတော့ရုပ်စစ်နာစစ်ကိုသိရမယ်တဲ့။ လို့ပြောထားတယ်ဒါရုပ်စစ်နံစစ်သိတယ်လို့ခေါ်နိုင်မှာနဲ့ရုပ်စစ်နံစစ်သိရမယ်လို့ခရကဟောအဲ့တော့ရုပ်စစ်နံစစ်ကိုမသိဘူးမွှေးတာနံတော့မွှေးတယ်လို့သိသင်းတာနံတော့သင်းတယ်လို့သိရှင်သောနံတော့ရှင်သောနံတယ်လို့သိပုပ်စော်နံလို့ပုပ်စော်နံတယ်လို့သိအဲ့ဒီလို့သိတော့အတိမှန်ခေါ်နိုင်မှာမခေါ်နိုင်ပါဘူးဒီလိုသိလို့ရှိတာမရှိတဲ့တရားကိုသွားသိတယ်ရှိတဲ့တရားကိုမသိဘူးအဲ့ဒါပါလေတဲ့အတိတရားခေါ်တယ်အနားနဲ့နှာခေါင်းနဲ့ထိမှန်လိုက်တကဒီလိုပဲသိလျာနဲ့ရတာနဲ့စားလိုက်တဲ့အချိန်ကကြတော့ထုံနေတူစွာယုံနံကိုသိတယ်ယုံနံကိုမြင်တယ်ယုံနံသဘာဝသစ္စာသဘောတရားတာဉာဏ်ညလက္ခဏာကိုသိရလားတဲ့မသိပါဘူးမသိတော့ဘယ်လိုသွားသိလဲရတာနဲ့လျာနဲ့ပေါင်းစုံလိုက်တဲ့အချိန်ကချိုတာလေးစားတော့ချိုတယ်လို့သိနာနာလေးစားတော့နာတယ်လို့သိခါတာစားတော့ခါတယ်လို့သိပူတာလေးစားတော့ပူတယ်လို့သိအေးတဲ့ဟာလေးစားတော့အေးတယ်လို့သိဒါအတိမှခေါ်နိုင်မှာမခေါ်နိုင်ပါဘူးဒါကမရှိတဲ့တရားကြီးကိုသွားသိလိုက်လို့ပြဉ္ညာတရားခေါ်တယ်အဲ့ဒါမရှိတဲ့တရားပြဉ္ညာတရားခေါ်တယ်မရှိတာကိုရှိတယ်လို့သိတာရှိတယ်လို့ထင်တာအဲ့ဒါမရှိတဲ့တရားကိုသိလို့အဲ့ဒါအတိတရားလို့ခေါ်တယ်အဲလျာနဲ့ရတာနဲ့ပေါင်းစုံလိုက်တဲ့အချိန်ခါလဲဒီထုံနေတူသွားပဲဒီလိုပဲမရှိတဲ့တရားတွေကိုသိကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါလဲထုံနေတူသွားပဲဘယ်လိုသိလဲတဲ့ယုံနာကိုသိတယ်ယုံနာကိုမြင်တယ်ဖတာလည်းသိတယ်ဝေဒနာလည်းသိတယ်ပြောတော့ပြောပါရဲ့ကိုနဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကဘယ်လိုသွားသိလိုက်အမလီငါ့ကိုကြီးကပူလိုက်တာလို့ဒီလိုသွားသိငါရင်ထဲကကြက်လိုက်တာငါကကင်ဆာယောဂါပဲငါကအဆုတ်ယောဂါပဲငါနှလုံးယောဂါပဲငါကသွေးထုတ်ယောဂါပဲလို့ဒီလိုဆွဲဒီလိုသွားသိမရှိတဲ့တရားကိုသွားသိဒါအတိမှန်ခေါ်နိုင်ပါ့မလားအဲဝိပဿနာစောင့်ကြည့်တဲ့တော့ကြည့်ပါရဲ့ဝိပဿနာစောင့်ကြည့်တဲ့ကြည့်ပြီးတော့ကင်ဆာယောဂါအဲအဆုတ်ယောဂါအသေးယောဂါငါခေါင်းကကြိုက်တယ်ငါပိုက်သေးကနားတယ်ငါကိုကပူတယ်ငါခြေထောက်ကတောင့်တယ်ငါခြေထောက်ကထုံတယ်ငါခြေထောက်ကကျင်းတယ်ငါခြေထောက်ကအောင့်တယ်ငါလက်ကအောင့်တယ်ငါလက်ကမပြောင်းနိုင်ဘူးလို့ဒီလိုယူဆတာဒါအသိမှခေါ်နိုင်မှာမရှိတဲ့တရားကိုသွားသိချာရှိတဲ့တရားကိုသိလို့လားတဲ့မသိပါဘူးအဲဝိပဿနာစောင့်ကြည့်တဲ့ဟာတော့အဲ့ဒီလိုသွားပြီးတော့ယုံနာကိုသိတယ်ဖာတာလည်းသိတယ်ဝေဒနာလည်းသိတယ်လို့ဒီလိုပြောနေပြောတာရှိတကယ်အစစ်ယုတ်သဘာဝနာသဘာဝယုတ်စစ်နာစစ်သိသလားတဲ့မသိမရှိတဲ့ဟာကြီးကိုသွားသိပြစ်စုံပါအကြောင်းအရာဆိုတာတက်ခဲ့လိုက်တဲ့အချိန်ကဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါကျတော့ဓာတ်ဤသဘောတွေလည်းမသိဘူး။ရုပ်ဤသဘောတွေလည်းမသိဘူး။ခန္ဓာဤသဘောတွေလည်းမသိဘူး။နာဤလက္ခဏာ၊ရုပ်ဤလက္ခဏာ၊အတုပလက္ခဏာ၊ခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြတ်တဲ့သဘောတရား၊သာမြင်ညလက္ခဏာကိုလည်းမသိဘူး။မသိတော့ဘာလို့သွားသိလဲတဲ့။အစ္ဆတသဏ္ဍာန်ကမဟာဘုတ်ဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါဖောက်ပြန်တဲ့သဘောတရားနဲ့လက္ခဏာကိုမမြင်ဘူး။မမြင်တော့ဘာသွားသိလိုက်တဲ့တင်းတာပေါ်တော့တင်းတယ်လို့သွားသိ။တောင်းတာပေါ်တော့တောင်းတယ်လို့သိ။ထုံတာပေါ်တော့ထုံတယ်လို့သိ။အောင်နာပေါ်တော့အောင်တယ်လို့သိတယ်။ကျင်နာပေါ်တော့ကျင်တယ်လို့သိတယ်။ကြက်တာပေါ်တော့ကြက်တယ်လို့သိတယ်။ချွေးတွေယိုကြလာတော့ချွေးတွေယိုကြတယ်လို့သိ။ပူတာပေါ်တော့ပူတယ်လို့သိတယ်။အေးတာပေါ်တော့အေးတယ်လို့သိတယ်။လှုပ်တာပေါ်တော့လှုပ်တယ်လို့သိ။ရားတာပေါ်တော့ရားတယ်လို့သိတယ်။ချမ်းသာတာပေါ်တော့ချမ်းသာတယ်လို့သိတယ်။ဆင်းရဲတာပေါ်တော့ဆင်းရဲတယ်လို့သိ။ဒါအသိမှခေါ်ပါ။ဒါယုံနာအစ်စ်လား။မရှိတဲ့တရားကြီးကိုသွားသိ။အဲ့ဒီလိုသိလို့ဒီလိုသာသိကြမယ်ဆိုလို့ရှိရင်တော့အဲကိုချိုးနေမယ်။ကိုချိုးနေကြပြီလားမှတ်တော့။ဘာကြောင့်လဲမရှိတဲ့တရားတွေကိုပြဉ္ညာတရားတွေသိတာရှိတဲ့ ਪਰ မတ္ထသဘာဝသဘောတရားလက္ခဏာကိုသိသလားမသိဘူးရှိတဲ့တရားကိုဘုရားသိရမယ်လို့ဘုရားဟောအဲ့တော့ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါကြပြန်တော့လဲမရှိတဲ့တရားတွေကိုသိရှိတဲ့တရားကိုမသိဘူးအဲ့ဒါအတိတရားကိုဟောတာနော်ဒကာဒကမများအတိတရားဟာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်ပေါင်းစုံလိုက်တဲ့အချိန်ခါကြတော့ကိုယ်ကြိုက်နေတဲ့အတိလေးကိုသိလိုက်တော့အော်ตายရတော့အတိတ်လေးကိုသိလိုက်တော့ตายရတယ်ဗျမตายရတော့အတိတ်ကိုသိလိုက်တော့မသိခြင်းနဲ့စိတ်ဖြစ်သွားတယ်ဗျအဲ့ဒါကောင်းမကောင်းဖြစ်သွားတာပဲအဲ့ဒါပါလေတဲ့အတိတ်မှခေါ်နိုင်ပါမခေါ်နိုင်ပါဘူးယုံနာသိတယ်လို့ပြောတယ်ယုံနာသိရင်ကောင်းတယ်မကောင်းတယ်လို့ရှိပါအောင်မလားအဲမျက်စိကလည်းကောင်းမကောင်းမရှိဘူးနားကလည်းအသံပေါ်မှာကောင်းမကောင်းမရှိအနံ့ပေါ်မှာလည်းကောင်းမကောင်းမရှိရတာဤရုပ်ပေါ်မှာလည်းကောင်းမကောင်းမရှိအတွေ့ရုပ်ပေါ်မှာလည်းကောင်းမကောင်းမရှိဓမ္မရုပ်ပေါ်မှာလည်းကောင်းမကောင်းမရှိရုပ်စစ်နံစစ်သဘာဝလက္ခဏာသဘောတရားသာမြင်ကြလားမြင်ပါရှိတဲ့တရားကိုသာသိပါရှိတဲ့တရားကိုသိလို့ရှိရင်ကောင်းမကောင်းဆိုတဲ့ဥစ္စာကပြည့်ညက်ပဲသဘောတရားဆိုတာသဘာဝတရားစီဆိုတာကရှိတဲ့တရားတွေရှိတဲ့တရားကတော့ဘာလဲတဲ့နာယုတ်ယုတ်နာနာကြောင့်ယုတ်ကြောင့်ယုတ်အကြောင့်နာအကြောင့်ကာလသုံးပါဒါပဲရှိဒါကိုမသိဘူးတဲ့အဲ့တော့ကိုယ့်ကိုယ်ကိုယ်တော့အထင်ကြီးနေတာပေါ့လေငါတော့ငါသိထားတာပဲငါသိတရားကြီးချက် ငါသည်တရားကြီးဖြစ်တော့သေကာနိဆဲဆဲကြတော့အဲ့ဒီငါသည်ကြီးကလာလိမ့်မယ်ဗျာအသိတရားပြောတာနော်ဒါအသိတရားရဲ့အရှိတရားရဲ့အသိတရားဆိုတာကတော့မရှိတာကိုသိထားတာအသိတရားခေါ်တယ်အဲ့တော့မရှိတာသိတာကိုရှိတာကိုမှမသိမှမသိပဲမရှိတာသွားသိလို့ဒါကြောင့်အသိတရားခေါ်တယ်အဲ့ဒါပါလေတဲ့မရှိတာကိုသိလိုက်တဲ့ဥစ္စာကပါလေတဲ့ဥပါဒံတရားခေါ်တယ်ဥပါဒံတရားပြညတ်တရားခေါ်တယ်ပြညတ်ဆိုတာရှိတာမဟုတ်ရှိတာကပါလေပရမတ်တရားယုံတာပရမတ်သစ္စာရှိမရှိတာကပါလေသမုဒိသစ္စာနဲ့ကဥပါဒံတရားဆိုတာကမရှိပြညတ်ကိုအာယုံပြုတာဥပါဒံတရားမရှိတဲ့ပြညတ်ခေါ်တယ်အဲ့ဒါအသိတရားခေါ်တယ်အသိတရားရဲ့အရှိတရားရဲ့အဲ့တော့အသိတရားဆိုတာကဥပမာလေးပြောပါမယ်တရားဓမ္မများအသိတရားဆိုတဲ့ဥစ္စာသိတာသူတို့လည်းမသိကြဘူးလားတဲ့တို့လည်းယုံနာသိတယ်ယုံနာမြင်တာပဲဖတာလည်းသိတယ်ဝေဒနာလည်းသိတယ်အဆင်းလည်းသိတယ်ခံစားတဲ့နာလည်းသိတယ်မသိဘူးလားတဲ့သိတယ်အသိတရားကအသိတရားသိတော့အသိတရားဤသဘာဝကိုပြောပြပါမယ်အသိတရားကဘယ်လိုလဲအခုရန်ကုန်မြို့ရန်ကုန်မြို့ကြီးပေါ်မှာရန်ကုန်မြို့ကြီးပေါ်မှာရှိပါဗျာဘန်တိုက်ကြီးအစိုးရမင်းများကနေပြီးစုဆောင်းထားတဲ့ဘန်တော်ဘန်တာတော်ငွေတွေရှိပါဗျာဘန်တော်တို့ငွေတွေဟာတိုက်ထဲမှာဘန်တိုက်ထဲမှာရှိနေတဲ့ဥစ္စာသိမ်းပေါင်းမြောက်များစွာရှိပါရဲ့ပုံကိုယ်တွေမသိကြဘူးလားဘန်တိုက်ထဲကငွေတွေဘန်တိုက်ထဲကငွေတွေရှိမှမသိဘူးလားသိတာပေါ့ရှိမှတော့သိပါရဲ့အဲ့ဒီဘန်တိုက်ထဲကငွေဟာစိန်နဂါဆေးလိပ်ငါးပြားပေးလို့ဝယ်တော့လို့မရဘူးကမတော့လို့ရပါမလားစိန်နဂါဆေးလိပ်ပိုက်ဆံပေးမှရမစိန်ညွန့်ဆေးလိပ်လည်းပိုက်ဆံပေးမှရဒီကဆေးလိပ်တွေတော့ဥက္ကလာပဆေးလိပ်တွေတော့မသိလို့ပြောတာအဲ့တော့စိန်နဂါဆေးလိပ်လည်းဒီမှာတလိပ်ကငါးပြားပေးမှရဒါတော့ရချင်မှရမယ်မစိန်ညွန့်ဆေးလိပ်လည်းငါးပြားတန်ရှိချင်ရှိမယ်ဆယ်ပြားတန်ရှိချင်ရှိမယ်အဲ့တော့ဘန်တိုက်ထဲတော့ငွေတွေမြောင်များစွာရှိတာတော့မှန်မသိဘူးလားတဲ့သိမစိန်ညော့ဆေးလေးလည်းမတော့ရဘူးသားမှစိန်ကဆေးချင်းလေးလည်းမတော့ရဘူးသားမှဘာကြောင့်လဲတဲ့သိတော့သိပါရဲ့မရှိတော့အဲ့ဒါအသိတရားကိုပြောတာသိတော့သိတာပဲငါသိတယ်ဖြစ်မသုံးရဘူးဘာကြောင့်မသုံးရလဲတဲ့ဆေးချင်းလေးမတော့ရဘူးဆေးပေါက်လေးမတော့ရဘူးအဲ့ဒါအသိတရားခေါ်တယ်ပညာတရားခေါ်တယ်ပညာတရားကနေပြီးတော့အရှိတရားပရမတရားကိုသိကြစိတ်ကလေးပြောင်းကြအောင်ဆိုရသဘောနာကြဥစဉ်ကစာလို့လည်းမပါပါဘူးစာလို့လည်းမတတ်ပါဘူးဗျာအဲ့တော့ပြဉ္ညာတက်ကလေးတွေမှားကြလည်းမှားမယ်သဘောနာကြဥစဉ်ကတော့သဘောဟောမှာအဲ့တော့အရှိတရားဆိုတာဘာလဲတဲ့အခုအရှိတရားကိုဟောတော့မယ်ဘုရားကအရှိတရားကဘာလဲတဲ့ခန္ဓာကိုရှိထားတဲ့တရားကဘာလဲရုပ်နဲ့နာနာနဲ့ရုပ်နာအကြောင်းရုပ်အကျိုးရုပ်ကအကြောင်းနာကအကျိုးတဲ့ဟောကာလ၃ပါးရှိနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးကာလ၃ပါးရှိတဲ့အ ਨੇ ကဘုရားကဟောထားတယ်ရှိတဲ့တရားကတော့ခန္ဓာရှာထားတဲ့တရားလေခန္ဓာကိုရှာထားတဲ့တရားကတော့ဘုရားကဟောထားတယ်သတိပဋ္ဌာန်တရား၄ပါးရှိသတိပဋ္ဌာန်တရား၄ပါးရှိတဲ့အ ਨੇ ကဘုရားကဘယ်လိုသတိပဋ္ဌာန်တရား၄ပါးလဲတဲ့ကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်ဓာတ်သတိပဋ္ဌာန်ဓမ္မသတိပဋ္ဌာန်ဘုရားဟောထားသတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးအနာဂတ်ညင်းမို့လို့ပါအောင်မလားအရတ္တမေအရတ္တဖို့ရတဲ့ပုဂ္ဂိုလ်ယဟန္တာလို့ပြညတ်တူပြညတ်ကြီးကအဲယဟန္တာချင်းညင်းမို့လို့ပါအောင်မလားအနာဂတ်ညင်းလည်းညင်းမို့လို့ပါအောင်မလားသရဂါညင်းလည်းညင်းမို့လို့ပါအောင်မလားသောတာပန်ညင်းလည်းညင်းမို့လို့ပါအောင်မလားသဘာဝကြတော့အတူတူပါဗျညင်းမို့မလို့ပါဘူးတမထကတော့40ရှိတယ်ကြိုက်တာလောက်ကြတာပဲတရားကတော့အကုန်တရားကြီးပဲဘယ်လိုဖရားကဟောထားလဲတရားဟာအကုန်လုံးတရားကြီးပဲတဲ့ဒါကြောင့်မလို့မျက်စိကနေပြီးပေါက်သွားတဲ့တရားအသင်္ဘောကပေါက်သောတာပန်ရတဲ့တရားသောတာပန်တည်တဲ့တရားအသံဘောကနေပြီးတော့သောတာပန်တည်တဲ့တရားအနတ်ဘောကနေပြီးသောတာပန်တည်တဲ့တရားရာသာဤယုတ်ဘောကနေပြီးသောတာပန်တည်တဲ့တရားအတွေ့ယုတ်ဘောကနေပြီးသောတာပန်တည်တဲ့တရားဓမ္မယုတ်ဘောကနေပြီးသောတာပန်တည်တဲ့တရားဘုရားအကုန်တရားကြီးလို့ဟောထားတယ်အဲအကုန်လုံးတရားကြီးပဲတဲ့အဲ့တော့ဘယ်လိုဟောထားလဲတရားဘုရားကဟောတာမြင်တာလည်းတရားကြားတာလည်းတရားနားတာလည်းတရားစားတာလည်းတရားထီတာလည်းတရားသိတာလည်းတရားထိုင်တာလည်းတရားလှမ်းတာလည်းတရားယိုတာလည်းတရားပေါက်တာလည်းတရားအကုန်တရားကြီးပဲတဲ့ဘုရားအကုန်တရားကြီးပဲသူတရားကမှန်တယ်ငါတရားကမှန်တယ်ဆိုလို့ရှိရင်လွဲပုံပြီလားမှတ်တော့အဲ့ဒါအဲလွဲပြီလွဲပြီလွဲပြီအကုန်တရားကြီးပြောတယ်တက္ကား6ပေါက်အာယုံ6ပါးဟာဖြင့်အကုန်လုံးဟာဖြင့်တရားကြီးပါပဲတဲ့ဘယ်လိုတရားကြီးလဲတဲ့ဘုရားကဟောထားတော့မြင်တာလည်းအစင်ပရမကြားတာလည်းအတံပရမနာနာလဲအနံပရမစားတာလဲရတာပရမထိတာလဲအတွေ့ပရမသိတာလဲဓမ္မပရမပရမကြီးပဲတဲ့
ဖယားကအကုန်လုံးတရားကြီးပဲတဲ့တချို့ကတော့ပြောနေပြောတာရှိတာအမြင်လာရပညာတွေပါဆိုတာအဲ့ဒါပရမတ်နဲ့ပညာနဲ့မကွဲတဲ့ပုံကိုပြောနေပြောတာရှိတယ်ဖယားကတော့အကုန်လုံးကမြင်တာပရမတ်ကြီးပဲတဲ့ပရမတ်အမြင်မြင်ပါလေအဲ့ဒါနဲ့ပညာကြီးတွေကိုထင်းနေလို့မြင်တာကတော့ပရမတ်သဘောတရားအဲ့တော့ကြားတာကလည်းပရမတ်သဘောတရားပညာကြီးကိုသွားထင်လို့ပညာကြီးထင်လို့မရှိတဲ့တရားကြီးကိုသွားထင်လို့ပညာတရားကြီးထင်လို့အကုန်လုံးတရားကြီးပဲတဲ့သဘောပေါက်သွားရင်ဖယားကဒီလိုဟောပါလေသားနဲ့တချို့ဟာမြင်တာတွေကပညာပါကွာလို့ဦးစင်းတို့ပြောလေပြောတာရှိသေးတာဟာသဲရင်ကူကဟေးတဲ့သမထကြီးပါကွာလို့ဆိုတာသမထမှပညာမှလည်းမသိကြဘူးဗျသမထမှဝိပဿနာမှလည်းမသိကြဘူးပုံကူတွေပြောလေပြောတာရှိကိုကတော့လည်းဘာမှမသိဘူးသမထကဘာလဲဝိပဿနာကဘာလဲဆိုတော့ပြောပြစမ်းပါဆိုတော့မသိအဲ့တော့ပညာကဘာလဲပရမတ်ကဘာလဲမြင်တာဘာလဲပညာနဲ့ပရမတ်လားလို့ဆိုတော့အမြင်တာပညာကြီးတဲ့အဲ့ဒါဟုတ်နိုင်ပါအဲ့တော့ဖယားကအထင်ရှားကြီးဟောထားတယ်မြင်တာပရမတ်ပါတဲ့အစင်ပရမတ်အသံပရမတ်အနတ်ပရမတ်ယတာပရမတ်အတွေ့ပရမတ်ဓမ္မပရမတ်တဲ့ပရမတ်သဘောတည်းကြီးပဲတဲ့ရှိတဲ့တရားကပရမတ်တဲ့မရှိတဲ့တရားကပညာမရှိတဲ့တရားတွေကိုအရှိထင်လို့ပညာကြီးထင်လို့ပညာပရမတ်မကွဲလို့အဲ့ဒီလိုပုံကိုယ်ကြီးပြောနေပြောတာရှိကြပါတယ်လို့ဦးစင်ကအသိပေးပါအဲ့တော့တရားကတော့အကုန်တရားပဲသမထကတော့40ရှိကြိုက်တာလောက်ကြတာပဲကြိုက်တာလို့တော့ပောက်တော့တခုတည်းပဲသောတာပန်တီးရောသောတာပန်ကြီးဟာအတူတူပဲတကွနာဥပဇင်းပြောလိုက်အစင်ဘောကနေပြီးသောတာပန်တီးတယ်အတန်ဘောကနေပြီးသောတာပန်တီးတယ်အသိရှိသတိပဋ္ဌာန်တရား၄ပါးနဲ့လိုက်တာဟုတ်သတိပဋ္ဌာန်တရား၄ပါးနဲ့လိုက်တော့အသိအမြဲတမ်းကပ်နေတဲ့ပုံကိုကြတော့အသိလေးရှိလိုက်တဲ့အချိန်ခါကြပြီဆိုလို့ရှိရင်မျက်စိကလည်းအသိရှိရမယ်နားကလည်းအသိရှိရမယ်နှာခေါင်းကလည်းအသိရှိရမယ်လျှာကလည်းအသိရှိရမယ်ကိုယ်ပေါက်ကလည်းအသိရှိရမယ်မနှောကလည်းအသိရှိရမယ်အကုန်လုံးအသိလေးနဲ့နေကြမယ်ဆိုသတိပဋ္ဌာန်တရား၄ပါးဖျားဟောထားတဲ့တရားအတိုင်းဟာအသိရှိကြမယ်ဆိုလို့ရှိရင်ပြင်မြင်စေကြားစေနံစေစားစေထီစေသိစေတကား၆ပေါက်အာယုံ၆ပေါက်ဟာပြင်မြင်တဲ့အပေါ်မှာလည်းသောတာပန်ကြီးဖြစ်နိုင်ပါတယ်လို့အယုံမအမှမပြောက်ပါတယ်လို့ပရမပေါက်ပါတယ်လို့အသိရှိအသိမရှိလို့ကတော့ပေါက်ပါမလားမပေါက်ပါဘူးအသိမှမရှိဘဲနဲ့ပဲသူကအဲ့ဒီတော့ဒါကြောင့်မလို့အခုဟာဂုဏတော်ကဟောလိုက်တဲ့တရားဟာအသိတရားကိုမိစ္ဆာဒိဋ္ဌိအသိမရှိတဲ့တရားကိုပညာတရားဟောလိုက်တယ်အတိတရားဥပါဒံတရားဟောရဲ့အခုရှိတဲ့တရားဟောတော့မယ်အဲ့တော့ဘုရားကဟောထားတဲ့သတိပဋ္ဌာန်တရား၄ပါးသတိပဋ္ဌာန်တရား၄ပါးကလွယ်လို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးတဲ့ဒီညအဖို့တော့နောက်ပိတ်ဆုံးညအဲ့နဲ့လွယ်ရပြီတော့ဒဂါရကမများသေးသေးချာချာစိတ်ကလေးတွေကိုဖြစ်ပုံနဲ့ဥပစဉ်အကျင့်တွေကလည်းပါသွားအောင်ဒဂါရကမများသေးသေးချာချာသဘောပေါက်အောင်နာကြမြောက်မြောက်ဥက္ကလာပကြီးဒီကနေ့သုံးညရှိခြင်းကြောင့်သာသနာကတော့ထွန်းလင်းပါပြီလို့ဒီညရက်ွက်ကြီးနဲ့ဗါလဲတာတလင်းကြီးရက်ွက်လားသာသနာကြီးဟမ်ညရက်ွက်ညရက်ွက်အဲသာသနာကြီးတော့ထွန်းလင်းပါပြီလို့ဒီနေ့ဟမ်ဒီနေ့ဟာတန်ဃာတို့အရှင်းများများစွန်စံစိန်ဒီလောင်းလိုက်တာလဲအမလေးလူတို့ကြီးကစီလိုက်ပါပြီနဲ့အဲပုပ်ကိုဒီသရာကြီးရှိလိုက်ပါပြီနဲ့ဘုရားကတော့စေရနာကံလို့ဟောထားတာဟုတ်စေရနာရှိကြပါတယ်လို့စိတ်စိတ်ပြောတာအဲ့တော့ဒီနေ့ဘုမတော်နောက်ပိတ်ဆုံးညသေးသေးချာချာအဲမကောင်ဖြစ်ခြင်းဖြစ်ပေစေတရားဒဂမအမြဒီမှာထပြီးတော့မပြန်ညနဲ့အဲတရားဆိုတဲ့ဥစ္စာနာရင်းနဲ့လဲသောတာပန်တည်တယ်ဖယားလက်ထက်ကနေပြီးတော့သဘာဝဟောတာကိုသဘာဝဟောတော့ဗုဒ္ဓဘာသာလို့ဟောသွားလို့ရှင်စိတ်တွေအကုန်သိကလားလို့ဟောနေရင်တော့ဒဂမအကြီးတွေသိပါမလားကလားလို့ပြောနေရင်တော့သိမသိဘူးအင်္ဂလိပ်လို့ပြောနေရင်တော့သိမှာမဟုတ်ဘူးဒဂမအကြီးတို့ကအင်္ဂလိပ်လို့မှမတတ်ဘဲနဲ့အဲကလားလို့လည်းမတတ်ဘူးကလားစကားပြောနေလို့ကတော့ဒဂမအကြီးတွေသိမှာမဟုတ်ဘူးအင်္ဂလိပ်လိုပြောလည်းသိမှာမဟုတ်ဘူးအဲ့တော့ဗုဒ္ဓဘာသာစကားနဲ့ပြောလိုက်လို့ရှိလို့ရှိရင်ပြဥစဉ်ကစာမတတ်လို့ဘာသာလိုပဲတရားဒဂမများပြောရမှာပဲစိတ်တွေအဲ့တော့စိတ်တွေကိုပြောလို့ရှိရင်ပြဘာသာလိုပြောရင်ခလေးလေးလည်းသိတယ်လူကြီးလည်းသိတယ်လူလတ်လည်းသိတယ်အကုန်လုံးထိုးထွင်းပြီးစိတ်တွေကိုအော်ဒီစိတ်တွေဆိုတာစိတ်တွေကိုဟောတော့စိတ်တွေအကုန်သိတော့လားအဲ့တော့ဘာသာလိုဟောတယ်ဘာသာလိုသိလိစိတ်ကိုဟောမှာဟုတ်အဲ့တော့ဘုရားကတော့ဟောထားတယ်တဲ့သတိပဋ္ဌာန်တရား၄ပါးဥပစဉ်တို့အတိတ်ကလာတုန်းက20နဲ့တလအယုတ်ကြီးအရေခန့်လူသေးရင်သေမသေးတရားရဆိုပြီးတော့ထိုင်ရမထကျင့်လာတဲ့အကျင့်ပါပဲ။ဘာကြောင့်လဲတဲ့။ဥပဇင်အတိတ်ကလာတော့ကျင့်လာတဲ့ကျင့်စင်ဟာလေ။ဥပဇင်ကတန်ဝေကကြီးဖြစ်ပြီးတော့ကျင့်တာဗျ။အတိတ်ကလာတော့ကတက္ကရာကမများ။ဟိုမနေ့ညလည်းဟောတော့ဥပဇင်ကဒီမှာအတိတ်ကလာတော့ကလူကောင်းမဟုတ်ဘူးဗျလူဆိုးဗျ။ဘာကြောင့်လဲအတိတ်ကလာတော့ကလူဆိုးရတာမှဘယ်ပြောကောင်းမလဲဗျ။ဥပဇင်ကအတိတ်ကလာတော့ကလေတက္ကရာကမများပြောအောင်ပါပေါ့အတိတ်အကြောင်းပေါ်အောင်ပါအတိတ်အကြောင်းပေါ်အောင်မအတိတ်ကလည်းလောဘကြီးတဲ့ဥပဇင်ဒကမ၄ယောက်ရှိဒကမ၄ယောက်ရှိတော့ဒကမ၂ယောက်ကသေသွားတယ်အခုပြစ်စုံဘန်ကာလမှာဒကမ၂ယောက်ရှိဒကမ၂ယောက်ရှိတော့ဒကမ၂ယောက်နဲ့နေတာပေါ့ဗျာပြောနေတာပေါ့မသိပါမသိပဲဟုတ်မသိတော့အဲ့တော့အားဥပဇင်ဟာဘယ်လိုဖြစ်လာလဲဆိုတော့ဥပဇင်ကအတိတ်ကလာတုန်းကဘယ်လိုကြားနေလဲလို့ဥပဇင်သိထားတဲ့အသိနဲ့တော့အတိတ်ကတော့ဥပဇင်ကလူဆိုးကိုဓမြအားကြီးတိုက် ဓမ္မအာရီတိုက်တော့ဥပဇင်ကလည်းအပေါင်းအသင်းနဲ့အိမ်မှာနေဥပဇင်ကအတိတ်ကလာတုန်းကဇာတိချက်မြုပ်ကအခုသဲရင်ကူနှောကုန်းဆိုတာနှောကုန်းနှောကုန်းရွာမှာချက်မြုပ်ကြီးလာတဲ့အချိန်ကအိမ်တော်ရသကြတဲ့အချိန်ခါကျတော့ကမာရောက်မှလာတယ်ကမာရောက်မှနေဥပဇင်ကကမာရောက်မှနေပါတယ်အဲ့ရောကမာရောက်မှနေတော့ဥပဇင်ကလည်းအတိတ်ကလာဆိုးနေတော့အပေါင်းအသင်းနဲ့နေတာကိုအပေါင်းအသင်းနဲ့တယုံယုံဖြစ်တယုံယုံဖြစ်နေတော့ဥပဇင်အတိတ်ပြန်ပြောတာတက္ကະမများသဘောပေါက်ဖို့ခါကိုတချို့ကအနုလူဆိုးတွေတရားရပါမလားအရက်တောက်တဲ့ပုံကိုယ်တွေရပါမလားလူသတ်တဲ့ပုံကိုယ်တွေရပါမလားလို့ကံကြီးငါကံကြီးလာမထိုင်နဲ့ဒီဝိပဿနာတရားကျင့်လို့ရှိရင်ကံပြတ်တဲ့တရားရမှာကြီးပဲအဲလုံရင်ရမယ်မလုံရင်တော့မရအဲ့တော့ဒါအကြောင်းတရားအကျုပ်တရားပေါ်ပြောခြင်းလို့တက္ကະမများအကြောင်းနဲ့အကျုပ်ဖြစ်တာကိုအဲ့တော့ဥပဇင်အတိတ်ကာလတုန်းကကမာရွတ်နေတော့အပေါင်းအသင်းတွေကလည်းများတယ်ဗျ။ဦးမင်းကလည်းအတိတ်ကလည်းအပေါင်းအသင်းရှိမှပြောနေတတ်တယ်ဗျ။အပေါင်းအသင်းမရှိလို့ရှိရင်တောင်ယုံယုံနဲ့ဒီလိုပဲနေတာ။၅ယောက်၆ယောက်၇ယောက်၈ယောက်ဒီလိုတောင်ယုံယုံနဲ့နေတော့ဒကမကစိတ်ညစ်လာတယ်ဓမ္မရဲ့။ထမင်းချက်ကျွေးတပြုံယုံချက်ကျွေးနေရတာကိုတခါတည်းကိုခါပန်ပြီးတော့တခါတည်းကိုဧည့်သည်ကြီးထဲထမင်းချက်ကျွေးနေရတော့ဒကမစိတ်ညစ်လာတယ်ဓမ္မရဲ့။ဒကမစိတ်ညစ်လာတဲ့အချိန်ခါကျတော့ဒကမဦးမင်းကိုအတိတ်ကလူဘွားဆိုတော့မပြောဘူး။အဲ့တဲ့ဒီထမင်းချက်ကျွေးရပါများလားများလားတော့စိတ်ကညက်လားဓမ္မရဲ့ဓမ္မကလည်းပဲဓမ္မစိတ်ညက်လာတဲ့အချိန်ခါကျတော့ငါတော့ဒီလိုနေလို့တော့မဖြစ်ဘူးငါတော့ထမင်းချက်ကျွေးတည်ရတာနဲ့အချိန်ကုန်ပြီငါတော့တရားဌာနပြေးမှာပဲဆိုဥပစင်ကတရားဌာနဆိုတော့ဘယ်တရားဌာနမှမသိဘူးဒီလောက်မသိခဲ့တာပြောလားဘယ်သိမလဲစိတ်ဟာဒီစိတ်ကနေပြီးဟိုဘက်စိတ်ရောက်နေလို့ရှိရင်ဓမ္မစိတ်ဖြစ်နေတာဘယ်ကလာပြီးတော့ဟောတရားဌာနဘယ်သိမှာစိတ်ဒီစိတ်ဒီအဲ့ဒီတော့အဲ့ဒီစိတ်တွေဖြစ်နေတာဥစ္စာတရားဌာနဘယ်တရားဘယ်တရားဆိုတော့ဘာမှမသိဘူးအဲသိတဲ့တရားတခုတော့ရှိထားရဲ့ဥပစေအတိတ်ကလာတော့မှသိတဲ့တရားတခုရှိထားဘယ်တရားသိလဲဆိုတော့နောက်ကျတော့အထုပ်ဖတ်တိပေါ်လိမ့်မယ်အဲ့တော့သိတဲ့တရားကိုရှိထားတော့ဘယ်တရားလဲဆိုတဲ့ဥစ္စာဥပစေကနောက်ကျတော့ပေါ်ပါမယ်ဗျာအဲ့တော့ဥပစေအတိတ်ကဓကမကနေပြီးတော့တခါတည်းကိုထမင်းချက်ကျွေးရတော့များလာတော့တခါတည်းအိယာလေးဥပစေကလည်းရံကိုမြိုတဲ့သွားနေတော့အဲ့ရလက်ကလေးလိုက်ပြီးတော့တခါတည်းကိုတရားထိုက်သွားပြီးတခါတည်းခုနှစ်ရက်စခန်းဝင်တာပေါ့ဗျာဘယ်တရားဌာနသွားလဲဆိုတော့နောက်မှသိတာပါမင်းကွန်စေမင်းကွန်တိုက်ပေါ့ဗျာရွှေဘုံဖရားနာမင်းကွန်တိုက်ကိုသွားတယ်အဲ့ဒီမင်းကွန်မှာခုနှစ်ရက်ကျင်ခုနှစ်ရက်ကျင်တော့ဥပစင်ပြန်လာတော့ဥပစင်အတိတ်ကဒကမကတော့သွားပြီးတော့ဒကမရဲ့အငယ်ကပညာလို့ဆိုလို့ရှိရင်အတိတ်ကခဲမပေါ့လေခဲမအိမ်ကျန်းနေခဲ့တော့အဲ့တော့ဟာဒကမဘယ်သွားလဲအတိတ်ကမြင်တော့ဟဲ့ပဲသွားလေအတိတ်ကဥပဇင်နာမည်ကဥအောင်ထွန်းနဲ့ဥအောင်ထွန်းရေးတဲ့မမတော့တရားတိုက်ကျင်းပြီတဲ့တရားသွားကျင့်ပြီတဲ့ဘာဖြစ်လို့တရားတိုက်သွားတလားဟုတ်တယ်တရားတိုက်သွားတယ်ဆိုတော့အဲ့ဒီခဲမလုပ်တဲ့လူကစိတ်ညစ်ပြီးတော့သွားတာဓမ္မရဲ့တဲ့ဓမင်းချက်ကျွေးရတာများလို့တဲ့အဲ့လိုပြောအေးအဲ့တော့စိတ်မကောင်းဘူးဦးမစင်ကလူဘွားကိုစိတ်မကောင်းဘူးဗျစိတ်မကောင်းတော့ဘယ်လိုဖြစ်လဲအေးသွားပြီစီဟဒီမိမ့်မာတော့လာရင်တော့သိရောဟာဆိုပြီးတော့ဒီလိုစိတ်ထဲကအောင်းမိတ်အဲ့ထားအောင်းမိတ်တော့ဦးမစင်ကအတိတ်ကလာတော့သိထားလိုက်တဲ့အတိတ်ကဘယ်လိုအတိတ်သိထားလဲတဲ့တရားဆိုတာမင်းငုံလည်းမသိဘူးစွန်လုံးလည်းမသိဘူးညာနာဇာကြီးလည်းမသိဘူးဟန္တာဝရီလည်းမသိဘူးမိုးညင်လည်းမသိဘူးအဲမဟာစီဆရာတော်ဘုရားကြီးလည်းမသိဘူးဘာမှဒီတရားတွေမသိဘူးသိတဲ့တရားတခုတည်းရှိတယ်မဟုတ်လဲဆောင်းကုံကဥမြသိန်းထွန်တရားသိတာဥမြသိန်းထွန်တရားသိတာတော့အဲ့ဒီဟာဒီကြားရတော့ဥပစင်ကဘယ်လိုဖြစ်နေလဲဓမ္မကတော့တွေ့ပြီဟာဒီလိုသိတဲ့အောင်အဲ့တော့ပုရုဇဉ်ကိုဘာမှမသိမှမသိပဲကိုမင်းငေါ်ចောင်းတိုက်ကိုသွားမှမသိဘူးမသိတော့ဘယ်တရားသွားတယ်လဲဆိုတော့အចောင်းပေါ်နေတာပါအဲ့တော့အဲ့ဒီသွားမှမသိဘူးအဲ့တော့ခေါင်းရဲလဲပြည့်လာရောဓမ္မကအဲ့ရလေးကလေးနဲ့ပြန်ပြန်လာတဲ့အချိန်ခါတော့တခါတည်းကိုတက်လာတယ်။သူကတော့မျက်နှာချုပ်သွေးလာတာပေါ့လေ။ကိုကတော့မျက်နှာကြီးမှောင်ကောက်ထားတယ်။စိတ်ကတော့မကောင်းတော့။အေးရလေးကလေးဝင်နေပြီအခန်းထဲလည်းသွားတော့အခန်းထဲကိုအပြင်ဘက်ကိုထွက်အောင်မဆောက်နိုင်ဘူး။ဥပစင်ဥပစင်ဖြစ်တာနော်အတိတ်ကလာတော့။မဆောက်နိုင်ဘူး။မဆောက်နိုင်တော့အခန်းထဲကိုဝင်လိုက်သွားတယ်။အခန်းထဲဝင်လိုက်သွားပြီးတော့တခါတည်းမေးတော့တာ။ဘယ်လိုမေးလဲ။နင်းပယ်သွားတာလေ။ကျွန်မတရားသွားထိုင်တာပါ။ကဲဒါနဲ့နင်တို့တရားကထိခဲ့သေးလားလို့ဟိုတော့ကကြားတယ်ထိတယ်ထိတယ်ထိတယ်လို့ကြားတာသိတာကိုအဲ့ဒီတော့နင်ထိခဲ့သေးသလား ဒီလိုမေးလိုက်တယ်သူနင်ထိခဲ့သေးသလားရှင်ကလည်းတဲ့မဟုတ်တာလျှောက်ပြောတယ်တဲ့ဘယ်ကထိတယ်လို့ထိရမှာလဲတဲ့ကျမသွားတဲ့ဥစ္စာရွှေထုံဖယားနာကမင်းကုန်းကြောင်းတဲ့ဟဲအဲ့တော့မှတတိယမင်းကုန်းကြောင်းဆိုတော့မင်းကလူဆရာလားဖုန်းကြီးလားဒီလိုမေးလိုက်တော့မဟုတ်ဘူးတဲ့အရှင်အဲရှင်မသိဘူးလားတဲ့မင်းကုန်းကြောင်းငါမသိပါဘူးဟာဖုန်းကြီးလားဖုန်းကြီးတဲ့မင်းကောဆရာတော်ဘုရားကြီးတဲ့ဥဝိတ္တတာဆိုတော့အေးငါမှားသွားတယ်ဟာကျင့်ပါကျင့်ပါနောက်ကိုကျင့်ပါလက်ဥတုံးကတော့ဥမြသိမ့်ထွန်တရားအောင်မေလို့ထိတယ်ထိတယ်တရားအောင်မေလို့ဗျာဥပဇင်တခါတော့ဒေါသကိုဖြစ်တာတခါတည်းကိုအဲ့ဒီလိုများတည်းပဲဆက်ဒကမသတ်တာပဲအဲ့ဒီတုံးကဘာကြောင့်လဲထိတယ်တရားကြီးဖြစ်လာမှာဆိုလို့အဲ့ဒါအဲ့ဒီတော့မင်းကောကြောင်းသွားပါတယ်တဲ့ဥဝိတ္တတာဆရာတော်ဘုရားကြီးပါပဲတဲ့အဲ့ဒီလိုပြောတော့อีตั้วจิ่นบ่กวยไอ้တော့ตั้วตั้วดิตะก็တော့ช้ําล่ะซัวไอ้จ้ะတော့อติไปดิตั้วတော့พ้งนี่โซ่แหละပြောไล่แต่ตะไบนะแต่พ้งนี่ก็งาหมาตั้วบาดิวินคันเนี่ยโอเซงอ่ะอติก็ล่ะงางาหมาตั้วดิงาบวยเมียวเนี่ยนินตั้วจิ่นตบอชิตั้วတော့ไอ้นี่จ้ะတော့ตะคาแท้กูขึ้นไปดินอกจ้ะတော့ตะคาตั้วดิเปียตะคาตั้วไล่แต่เฉิงคาจ้ะတော့ไอ้นี่มิงบ่มาตะคาคนเนี่ยสะคันเปลี่ยนเว้ยဝင်တဲ့အချိန်ခါကျတော့ခொနဲ့စကမ်းပြည့်တဲ့အချိန်ခါကျတော့ရွှေတုံဖျားပေါ်တက်ပြီးတော့ဘာမောက်ကနေပြီးတော့စာအုပ်ကြီးတော့ဝဲလာတယ်။ဦးပဇင်ကလည်းစာလည်းမတောင်းပေါန့်ဖတ်နေရ။စာမှညာတခြားပဲတောင်းမသိဘူး။အခုဦးပဇင်ကူမှအဲတန်ဃာတော်အရှင်မြတ်များဟာဦးပဇင်နဲ့ထင်ငယ်ဦးပဇင်ကအခုမှဝါလေးကဘယ်လောက်ရှိလဲတဲ့တပည့်ဖို့ရှိသေး6ဝါရှိတယ်။ဘာမှမရှိပါဘူး။အဲ့ဒီတော့ဦးပဇင်နဲ့ငယ်တဲ့ပုံကိုယ်ကြီးကစာတတ်တယ်ဗျာသူတို့က။ဟိုเจ้าကစာပေးဒီเจ้าကစာပေးလို့ရှိလို့ရှိရင်စာအကြီးဖွင့်ကြည့်ပြီးတော့ဖတ်ရရင်ဦးပဇင်တပါခေါ်ရတယ်ညာတခြားပဲမဖတ်တတ်ဘူး။ညာတခြားပဲကိုမဖတ်တော့အဲ့ဒါကြောင့်မဖတ်တတ်ပါဘူးစာဆိုတာဘူပိတ်အဲ့တော့ဒကမကနေပြီးတော့တခါဘဟန်းကနေပြီးတော့စာအုပ်တော့ဝဲလာတယ်ဘယ်စာအုပ်လဲတဲ့စွန်လွန်ထေရုတ်ပတ္တိစာအုပ်ကြီးဝဲလာစွန်လွန်ထေရုတ်ပတ္တိစာအုပ်ကြီးဝဲလာတော့အေးပြန်လာတဲ့အချိန်ခါကျတော့အဲ့ဒီစာအုပ်ကြီးကိုနင်ပြန်လာဗလားပြန်လာပြီရှင်အဲ့ဒီစာအုပ်ကြီးကိုယူလာတဲ့ပြီးတော့ကောင်းထွန်းရေတဲ့ဟောဒီစာအုပ်ကြီးဟာလေတဲ့စွန်လွန်ဆရာတော်ဘုရားကြီးဟာယဟန်ကိယဟန်တာကြီးဖြစ်သွားတယ်လို့ပြောတယ်တဲ့ဒီစာအုပ်ထဲမှာသူထေရုတ်ပတ်တီယဟန်တာကြီးဖြစ်တယ်ဒီဟာစာအုပ်ဆိုတော့အဲ့ဒီယဟန်တာကြီးဖြစ်သွားတယ်ဆိုတော့စိတ်ကလေးကပြသဟာယူပြီးတော့အဲ့ဒီသူထေရုတ်ပတ်တီကိုကြည့်လိုက်တယ်ထေရုတ်ပတ်တီစာကိုတော့ဖတ်တာမဟုတ်ဘူးရုပ်တွေကြည့်တာအယုတ်ကလေးတွေကြည့်တာအယုတ်ကလေးတွေရှောက်ကြည့်ကြည့်လို့ကောင်းရှောက်ကြည့်ကြည့်တာနောက်ကျလှမ်းမှာများတော့အယုတ်တွေလည်းကုံရောကုန်ပြီးတော့တခါစာလေးသွားတွေ့ဘယ်စာသွားသည်သတိပ္ပံတရားလေးပါသွားတွေ့ကာယသတိပ္ပံဝေဒနာသတိပ္ပံစိတ်တသတိပ္ပံဓမ္မသတိပ္ပံအဲ့ဒီလိုကာယသတိပ္ပံဝေဒနာသတိပ္ပံစိတ်တသတိပ္ပံဓမ္မသတိပ္ပံသတိပ္ပံတရားလေးပါလဲကိုသုံးလဲသွားရောခန္ဓာကိုယ်ကြီးကဘာမှမသိဘူးပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းဆိုချုပ်ပြီးတခါတခါတုံလှုပ်ပြီးတခါဖြစ်သွားတာအဲ့ဒီနဲ့စိတ်ကဘယ်လိုစိတ်ပြောင်းသွားဘယ်လိုဖြစ်သွားလဲဟမ်သူတောင်ကျင့်လို့ရှိလို့ရှိရင်ဖြစ်ယဟန္တာဖြစ်သေးတာပဲငါလည်းကျင့်ရင်သူ့လိုမဖြစ်နိုင်ဘူးလားဖြစ်မှာပဲငါနောက်ပိတ်ဆုံးတနေ့တော့ငါကျင့်ရမှာပဲဆိုပြီးတော့အဲ့ဒီမှာတန်လိထချရတယ်ငါကျင့်လည်းရမှာပဲလို့အဲ့ဒီလိုတန်လိထချရတယ်ဒီစာအုပ်ဖတ်တယ်လားမဖတ်ပါဘူးဖတ်မှဖတ်တာပဲမဖတ်တော့အဲ့ဒီခေါင်းရင်းကနေပြီးတော့တခါတည်းဘီလိုတည်းထည့်ထားတယ်ဒီစာအုပ်ကတော့ထားထားတော့အဲ့ဒီမှာတကားကမများငါတော့ကျင့်ရမယ်ဆိုအဲ့ဒီမှာမနဲ့ကြတော့ဒီစာအုပ်ကြီးဖတ်ပြီးတော့သတိပဋ္ဌာန်တရား၄ပါးကိုလည်းအဆုံးနဲ့ဖတ်ရောရုပ်လည်းမသိဘူးနားလည်းမသိဘူးဖြဲ့တဲ့ကြက်သိမ့်မိုးသိမ့်နေတာပြီးဖြင်းဖြင်းဖြင်းဆိုချုပ်သွားလိုက်တဲ့ရုပ်နာနှစ်ပါးချုပ်သွားလိုက်တာမသိလိုက်မသိတာရုပ်မှန်းနာမှမသိမသိဘဲနဲ့အဲ့ဒီလိုဖြဲ့တဲ့စိတ်တော့ပြောင်းသွားတယ်စိတ်ပြောင်းသွားတဲ့ဥစ္စာမသိလိုက်မသိလို့စိတ်ကနှုံးသွားတယ်နှုံးသွားပြီတဲ့တခါတည်းကိုအော်ငါတော့လှုပ်ရတော့မှာပဲဒီတရားနဲ့ကတော့ငါလှုပ်ရမှာမလှုပ်မနေရမဖြစ်ဘူးလှုပ်ရတော့မှာကျိတ်သိပဲအဲ့ဒီတည်းမှာတန်ဝေကဖြစ်လာပြီးတော့ငါကျင့်ပါပဲ။အော်ငါကျင့်လိုက်တဲ့ဥစ္စာငါအတိတ်ကတော့တက္ကမ၄ယောက်ရှိတယ်၂ယောက်ဖေးသွား။၂ယောက်ကြံနေတယ်။အခုကမယုံမှာ၁ယောက်တော့မှာ၁ယောက်။ဦးပဇင်ကအတိတ်ကယူထားတဲ့ဥစ္စာကအဲအတိတ်ကကယမက၁ယောက်ပဲရှမက၁ယောက်။ဗမာက၂ယောက်။အဲအတိတ်ကယူထားတာဗမာ၂ယောက်ကတော့သေးတယ်။ရှမ်း၁ယောက်နဲ့ကယင်၁ယောက်ကြံနေ။အဲအဲ့တော့ငါပြုတ်ထားတဲ့အမှုတွေပဲငါပြုတ်လုထားတဲ့ကံတွေပဲငါပြုတ်လုထားတဲ့ကံငါပဲဖန်တီးပေးရမှာပဲ။အဲ့ဒီလိုကြံစပြီးတော့သူတို့ငါတော့တရားကျင့်ရမှာပဲဆိုပြီးတော့ဦးပဇင်ဟာဓမ္မဒကမတယောက်ကို၅ဆောင်းစီလောက်ပေးထားလိုက်လို့ရှိရင်တော့ငါတော့ကောင်းကောင်း စိတ်ချမ်းသာကိုယ်စမ်းချမ်းသာကျင့်ရရဲ့ဆိုပြီးတော့ဒီစိတ်နဲ့ထားဘယ်ပြောကောင်းမလဲဓမ္မနှစ်ယောက်ကို9000စီလောက်ထားပြီးတော့တခါတရားကျင့်ရင်လို့ဓမ္မတိုက်လိုက်တယ်ဆိုတာဘယ်ပြောကောင်းတိုက်တာမရအောင်မရဘူးဗျဟိုတုန်းကတော့ရရဲ့ဟိုတုန်းကတော့ရအခုကျင့်တော့မယ်ဆိုမှတိုက်လိုက်တယ်ဓမ္မဆိုတာဘယ်ပြောကောင်းနေရောညာရောတိုက်တာမရအောင်မရတော့ပါအဲ့တော့မှဒါတည်းလက်လျှော့သေးသလားမလျှော့သေးဘူးဓမ္မတစ်ယောက်ကိုဒီမဲ့9000စီလောက်ပေးထားခဲ့ရှင်လို့တိုက်လိုက်တယ်ဓမ္မရသလားတဲ့မရဘူးရတော့ရပါရဲ့တကားကမပြဘယ်လောက်ရလဲ2000ရ3000ရ4000ရဒါတော့ရတယ်5000ရ5000ရပြန်တော့လဲတကားမ2ယောက်ကိုခွဲပေးလိုက်တကူများရောမရှိပြန်အဲ့တော့များရတာတဲ့ပေးတော့အောင်ရတာမရဘူးမရတာတဲ့တကားကမများအဲ့တော့အချိန်ကလည်းကြာတော့မှာကိုအချိန်ကကြာလာတဲ့အချိန်ခါကျတော့ဥပစင်ဟာတရားကျင့်ရတော့မှာပဲဆိုစိတ်တွေကတော့နှုံနေစိတ်တွေနှုတ်နေတော့နောက်အပေါင်းအသင်းနဲ့နောက်ကကိုအပေါင်း၄ယောက်နဲ့တခါတည်းသွားတာဓမြတိုက်သွားတာပေါ့ဗျာဓမြတိုက်သွားတော့ခါတိုင်းဆိုရင်အမတအတိထားတယ်ဥပဇင်ဟာအတိတ်ကဖြစ်ခဲ့တဲ့အတိတ်အကြောင်းကြီးပြောပြတာပါနော်ဥပဇင်ဟာအတိတ်ကလာတော့အနန္တမြတိုက်တယ်အဲ့ဒီတော့အတိတ်ကလာတော့ဥပဇင်ဟာဒါနဲ့ပဲနောက်ကတပည့်၄ယောက်နဲ့သွားလိုက်တဲ့ချိန်ကခါတိုင်းဆိုလို့ရှိရင်ပြန်ဥပဇင်အနန္တအတိရှိဘယ်တော့မှအသိမကင်းဘူးအသိဟာအမြဲတမ်းထားအိမ်ဘော်ကိုအိတ်ချင်တဲ့ဓမြဆိုတဲ့ဥစ္စာဓမြဆိုတာအသိထားရတာသွားတဲ့ကောကဒေါသနဲ့သွားတာအသိဟာအမြဲတမ်းရှိခါတိုင်းဟာဆိုလို့ရှိရင်ဥပစင်ဟာအသိဟာအမြဲတမ်းထားပြီးတော့6လုံးမျိုးကလက်ကဒလစင်ကြီးကင်ပြီးတော့အိမ်နဲ့ဝင်မယ်ဆို6လုံးမျိုးချင်းဝင်တယ်လက်နေမိတခါတည်းထိုးဝင်ဒီတခါကျတော့တတိလစ်ပြီးတော့လွယ်အိတ်ထဲ6လုံးမျိုးထည့်ပြီးလက်နေမိပါ6လုံးလက်နေမိပါလွယ်ထဲထည့်နောက်ကတပည့်တွေကလည်းတတိလက်အဲ့ဒီတော့ဥပဇင်းကအိမ်ထဲအတင်းထိုးဝင်လိုက်ပြီးတော့တဏ္ဍလည်းလွယ်အိတ်ထဲထဲတယ်လက်နှိပ်မိလဲလွယ်အိတ်ထဲထဲထားထဲထားပြီးအိမ်လည်းဝင်လဲဝင်လိုက်ရောတက္ကရာကမများဒီနေ့ဒီညကြာမှာပဲဥပဇင်းကလည်းဘယ်တော့မှကဲအုပ်ထုပ်ကြီးမဆောင်ဘူးဗျဒီနေ့မှာပဲသကလအုပ်ထုပ်ကြီးဟာသိုးမွေးအုပ်ထုပ်ကြီးခေါင်းပေါ်တင်ဘူးတသက်ပါလို့ဘယ်တော့မှမတင်ဘူးအဲဒီနေ့ဒီရက်ကြာမှာဒီကဲအုပ်ထုပ်ကြီးခေါင်းပေါ်တင်တာခေါင်းပေါ်တင်ပြီးတခါတည်းဝင်လိုက်တဲ့တပြိုင်နဲ့အိတ်ချင်ကနေပြီးတော့စီးတယ်ပြီးတော့တွေ့လိုက်တာပေါ့ဗျာဒါနဲ့ခုတ်ကြ။တခါတည်းတစ်ချက်တည်းခုတ်ပြီးတော့ဖင်ထိုင်ကြသွားတာ။ဖင်ထိုင်ကြသွားတယ်ဆိုတဲ့ကွာတခါတည်းတတိလက်တလို့ဖြစ်သွားတယ်စိတ်ထဲ။တတိလက်တော့ပြောင်းပြီးတတိကတ်ထားတယ်။အဲ့တော့မှနောက်ကတပည့်တွေ၄ယောက်ကနေပြီးဘတ်ဆိုလာတွေ့ပြီးလား။တဏှာနဲ့ဟိုချင်းတီချင်းဆိုတော့တစ်ချက်တည်းခုတ်ပြီးတော့အဲ့အိတ်ချင်ကဘယ်ရောက်ပေါ်မှာမသိဘူး။အဲ့ဒီတော့မှဥပစင်ဟာတပည့်၄ယောက်ကတွေ့တယ်။တွေ့တော့မိုက်တိုက်မိုက်တိုက်မိုက်တိုက်ကောင်းဆန်းကြည့်ကောင်းဆန်းကြည့်တဲ့အချိန်ခါကျတော့သွေးတွေပါဒီများထွက်သလားသွေးမထွက်အော်ငါရိုက်လိုက်တာပဲလို့ဒီလိုထင်မှရတယ်စိတ်ကတဝေတဝက်လောက်ရောက်တဲ့အချိန်ခါကျတော့သွေးတွေကစိတ်ကြသွေးတွေစိတ်ကြလက်ဦးဆန်းကြည့်တော့မတွေ့သွေးမထွက်ငါရိုက်လိုက်တာပဲဒီလိုထင်မှတယ်မိုက်တိုက်မိုက်တိုက်မိုက်တိုက်တဝေတဝက်လောက်ကြာတော့တခါတည်းခေါင်းကကဲအုပ်ထုပ်ကြီးဖြိုးပြီးတော့ခေါင်းကကဲအုပ်ထုပ်ကြီးပြတ်ပြတ်နေပြီးတော့တခါခေါင်းနိုင်ကြည့်လိုက်တော့ဆိုတော့လက်ညှိုးတစ်ချောင်းမြုပ်သွားတယ်ဟာငါဒါနဲ့တွေ့ရတာအဲ့ဒီမှာလက်ညှိုးတစ်ချောင်းလက်မြုပ်သွားအဲ့ဒီမှာသံဝေကဖြစ်တာ။အော်တော်သေးရဲ့တော်သေးရဲ့ငါတရားကျင့်မှုသူလုပ်တာ။ကြည်စာရင်ဝတ်အတွင်းကနေပြီးတော့လှန်နဲ့ပစ်ထိုးလိုက်လို့ရှိလို့ရှိရင်ဖြင့်လှန်တန်းလန်းကြီးနဲ့ငါဒီနေရာကိုချိုးနေရကြီးငါတရားမကျင့်ရတော့အခုအပြင်ငါတရားကျင့်မှုသူလုပ်ပေးတာပဲသူ့ငါကျေးဇူးတင်ရတယ်ငါသေးအောင်မတတ်လိုက်ဘူးတော်သေးရဲ့သူငါကျေးဇူးတင်ရသေးတယ်ငါတရားကျင့်ဖို့ငါသူ့လောက်တာပဲငါတော့ကျင့်မှာပဲဆိုပြီးတော့တခါတည်းအဲ့ဒီမှာသာဝေကဖြစ်ပြီးတော့တခါတည်းအိမ်ပြန်လာပြီးတော့မနေ့ကျတော့ဆရာဝန်ကြိတ်ခေါ်နော်ဓမြဟိုကြိတ်ခေါ်ရတာဟုတ်ဆရာဝန်စီးနေပါလိထိုးစီးနေပါလိထိုးပြီးတော့တခါတည်းကိုခွန်ရဲလောက်ကြာတဲ့အချိန်ခါကျတော့တက္ကမပြောအနာကလည်းနည်းနည်းတခါတည်းစီးနေပါလိထဲတော့တခါတည်းစီးနေပါလိဒလချန်းထိုးစီးနေပါလိထဲထဲတော့တခါတည်းသက်သာလာတော့သွားနိုင်လာနိုင်ဖြစ်လာတော့ဓမ္မကိုပြောတယ်ဟာဓမ္မငါတို့တရားကျင့်တော့မယ်နင်တို့ရှိတဲ့ပစ္စည်းလေးတွေစားရခဲ့ကြပြီတော့နင်တို့အိမ်လေးတွေဘာလို့ရှိတဲ့ဥစား9ရက်စားနိုင်တာပဲအဲ့တော့ငါအတွက်ကိုတော့မပုံနဲ့တော့ငါတို့တရားကျင့်တော့မယ်ငါကိုတော့နောက်ထမမျှော်ဖို့နဲ့နင်တို့မနေနိုင်လို့ရှိလို့ရှိရင်ဖြစ်နင်တို့နောက်အိမ်တော်ပြုတ်ခြင်းပြုတ်နိုင်တယ်ငါနောက်ကိုလည်းမလိုက်ခဲ့နဲ့တော့ဆိုပြီးတော့တခါတည်းနဲ့ ခေါင်းရင်ကဘီလိုဘော်ကနေပြီးစွန်းလွန်းစာအုပ်ကလေးကိုလည်းအဲ့လွယ်ကလေးတဲ့ထည့်ပြီးတော့အဲ့ဒါဒကမပြောပြီးတော့ဒကမကလည်းအဲ့ဒါသက်တောင်သက်တန်နဲ့ကျင့်ပါရှင်ကျင့်ပါကျင့်ပါအဲ့လိုခိုင်းအဲ့တော့ဒကမကလည်းခွင့်ပေးတယ်ဒကမလည်းခွင့်ပေးတော့အဲ့ဒီတည်းမှာခொနရလဲစီလဲစီရောအိုပစင်တော်ထွက်ပြီးတော့လည်းလွယ်ကလေးတဲ့စာအုပ်ကလေးထည့်ပြီးအဲ့ဒါပိုက်လာတာပိုက်လာဘယ်တရားဌာနမှမတော်ဘူးတော်တယ်ကိုဆင်းလာခဲ့တာတော်တယ်ဆင်းလာပြီးတော့တခါလဲကိုအိုးပစင်အတိတ်ကကရင်တော့ကကရင်မလည်းရှိကရင်မရှိတခါဝင်းမြန်ဝင်းမြန်တော့အဲ့ဒီမှာ3ရက်အဲ့ဒီမှာနေပြီးတော့အနာလေးနည်းနည်းကျက်ပါစေတော့ဆိုပြီးတော့3ရက်နေပြီးတော့ကရင်မကိုပြောတယ်ကဲကောင်းပြီနင်းလည်းပဲရှိတဲ့ပစ္စည်းလေးစားဦးစင်းကအတိတ်ကလာတော့ကနှောကုတ်မှာကြောင်းတကာပေါ့ဗျာကြောင်းဆောက်ပြီးတော့ထားအဲဦးစင်းကအတိတ်ကလာတော့ကကြောင်းတကာပါပဲเจ้าဆိုတာတော့เจ้าတကာတော့ဖြစ်တယ်เจ้าရင်ဘယ်နှခေါက်ရောက်လဲလို့တကာတကာမမေးเสียရရှိရ10ခေါက်တော့မရောက်ဘူး။ဘာကြောင့်လဲဖုန်းကြီးနဲ့စကားပြောရမှာจောင်းတုံးတုံး။သီလစောက်တရားမှာจောင်းတုံးတုံး။ဘာကြောင့်လဲထမင်းစာမှာကျဆိုးတယ်။အဲ့တော့เจ้าဆိုတာတော့သီလဝေးရဘယ်တော့မှမတော်ဖုန်းကြီးနဲ့စကားပြောရမှာစုံတုံးတုံး။အဲ့ဒါနဲ့တကမကိုတခါတည်း300လောက်ကြာတော့ကဲငါတရားကျင့်မလို့လာတာ။နင်းလည်းပဲပြုတ်ခြင်းလည်းပြုတ်မပြုတ်လည်းနေနိုင်တယ်။နင်းလည်းပဲနောက်အိမ်တော့ပြုတ်ခြင်းလည်းပြုတ်နိုင်တယ်။ပြုတ်မယ်ဆိုလည်းပြုတ်နိုင်တယ်မပြုတ်နဲ့မပြုတ်နဲ့လို့လည်းငါမပြောဘူးပြုတ်မယ်ဆိုလည်းပြုတ်နိုင်ရဲ့ဝကြီးဝငယ်ပြုတ်မယ်ဆိုပြုတ်နိုင်ရဲ့မပြုတ်ဘူးဆိုလည်းနေနိုင်တယ်ဒီလိုမှမနေနိုင်ဘူးရှင်တော့တရားကျင့်နေတဲ့ကျုပ်တို့ကတော့ဒီလိုနေရမယ်ဆိုမဖြစ်ဘူးနောက်အိမ်တော်ပြုတ်မယ်ဆိုလည်းပြုတ်နိုင်တယ်ကဲနောက်အိမ်တော်ပြုတ်တော့ဆိုပြီးတော့အဲငါတော့သွားတော့မယ်ဆိုပြီးတော့စောက်ကလေးလွယ်ထက်ထက်ပြီးတော့ဥပစင်အတိတ်ကဆောက်ထားတဲ့အကြောင်းကိုသွားပြီးတော့သွားတော့အိုးပဲဆရာတော်ကလည်းအဲ့ဒီမှာယုဒယမှာသာသနာသွားပြုတော့တန်ခါငယ်လေးတစ်ပါးထားတန်ခါငယ်လေးတစ်ပါးထားတော့ကြောင်းလေးရောက်လေးရောက်ရမှားလားပါဗျာတပြည့်တော်ဖြင့်တရားနှလုံးကျင့်ညာအထုတ်ခြင်းလို့တပြည့်တော်လာခဲ့ပါလေဗျာလာခဲ့တော့ဖရာတပြည့်တော်နဝင်ကသီလကိုယ့်ရဲ့ပေးပါဗျာလို့ဆိုပြီးတော့အိုးပစင်ကျင့်ကျင့်တဲ့ကိုကသီလကိုစင်ကြယ်အောင်လုပ်တယ်အရင်ဆုံးနဝင်ကသီလကိုတခါတည်းစောက်တည်တယ်ကိုယ့်ရဲ့မလာပါဗျာတပြည့်တော့နဝင်ကသီလကိုယ့်ရဲ့ပေးသနာပါဗျာဆိုပြီးတော့လူဝဲဝတ္ထုတွေနဲ့တခါတည်းကိုနေ့တိုင်းနေ့တိုင်းဒီသီလကိုတခါတည်းကိုခံပြီးတော့တခါတည်းကြောက်ရမပြောင်းမဲနဲ့တခါနဝင်ကသီလကိုယ့်ရဲ့ကိုစောက်တည်ကြစောက်တည်လာတဲ့အချိန်ခါမှာဦးစင်းဟာနဝင်ကသီလနဲ့ယူပေးရောသိမ်မော်တက်ပြီးတော့တခါတည်းကိုသိမ်တကားပိတ်တော့တာဘလို့မှမဝင်အောင်မဝင်တော့အဲ့ဒီစာအုပ်လေးတဲ့ကောကာယသတိပ္ပဏဝေဒနာသတိပ္ပဏစိတ်သတိပ္ပဏဓမ္မသတိပ္ပဏသတိပ္ပဏတရား၄ပါးအာနာပါနသတိအဲ့ဒီလိုစောက်ထဲကမြင်တော့အာနာပါနသတိအတိတ်ကလည်းအကြောင်းကိုအတိတ်ကအာနာပါနလို့လာလို့အာနာပါနသတိကိုမြင်လိုက်တယ်ဆိုတော့အာနာပါနရှုကျင်တဲ့စိတ်တွေဖြစ်လာရှုကျင်တဲ့စိတ်တွေဖြစ်လာတော့အဲ့ဒီတော့သိမ်ပေါ်လဲဝင်လဲဝင်လိုက်ရောတခါတည်းအယုကြည်ကြည်အေးခန့်ခန့်ဆိုပြီးတော့လူသေးရင်သိမသိတရားရဆိုပြီးတော့တကားပိတ်ထားတာပဲတကားပိတ်ထားပြီးတော့အတိတ်ကစိတ်တွေကကြမ်းလာတာကိုတခါတော့မှမြတ်စိတ်တွေကကြမ်းလာတော့ထိုင်လိုက်တဲ့ကနုံးစိတ်ကလေးကဘယ်လိုယူလိုက်လဲအစ္ဆတသန္တန်ကတွန်းလိုက်တဲ့သဘောလေးသိလိုက်တွန်းတဲ့ဟာလေးသိလိုက်ဗဟိတကကံတဲ့သဘောလေးကိုသိလိုက်တွန်းတဲ့သဘောလေးကံတဲ့သဘောလေးသိအောင်လေးနေသိပြီးသိတဲ့သဘောလေးကိုလိုက်အစ္ဆတသန္တန်ကတွန်းလိုက်တဲ့သဘောလေးသိလိုက်ဗဟိတကကံတဲ့သဘောလေးသိလိုက်အဲသိလိုက်တော့ကြာကြာတည်းနှာသေးပြားကိုတွန်းတဲ့ကံနဲ့သိပါများလာတော့ကြာကြာထိုင်ပါများလာတော့အောက်ကဝေဒနာဖြစ်ဝေဒနာဖြစ်လာတော့ဘယ်လိုဖြစ်လာလဲတဲ့နှာသီးပြတွောနေကန်နေလို့သိနေတဲ့နန်တရားမနေနိုင်တော့ဘယ်သွားလဲတဲ့အောက်ကကြာကြာထိုင်ပါများလာတော့ဝေဒနာတွေဖြစ်လာတင်းလာတယ်တင်းတယ်လို့သွားသိအဲ့ဒီတင်းတဲ့သဘောလေးကိုအစအလေအဆုံးအတိလေးဆုံးလိုက်လိုက်ဆုံးသွားတင်းတာလေးကဆုံးသွားတော့တခါတောင်းတာပေါ်လာတောင်းတယ်လို့နာကသွားသိပြန်တောင်းတာလေးသိပြီးတောင်းတာအစနဲ့အလေနဲ့အဆုံးနဲ့အတိလေးဆုံးလိုက်ခါစားတဲ့သဘောလေးအတိဆုံးလားသိတဲ့သဘောလေးအဆုံးလိုက်ဆုံးသွားပြန်တင်းနာရဲ့တောင်းနာရဲ့ပြတ်သွားတယ်ချုပ်သွားထုံနာပေါ်လာထုံနေလို့နာသိကြထုံနာလေးကိုသိပြီးတော့အစအလေအဆုံးလိုက်ဆုံးသွားပြန်ထုံနာကနေပြီးကျင်နာပေါ်လာကျင်နေလို့သိကြတာပဲနာကကျင်နာအစနဲ့အလေနဲ့အဆုံးနဲ့အတိလေးဆုံးလိုက်ဆုံးသွားပြန်ကျင်နာကနေပြီးတော့အောက်နာပေါ်လာအောက်နာကနေပြီးတော့အစအလေအဆုံးကိုသိအောင်လိုက်ဆုံးသွားပြန်ဆုံးသွားတော့ကျင်နာကနေပြီးတော့ အောင်တာအောင်တာကနေပြီးကြိုက်တာပေါ်လာကြိုက်တာကနေပြီးတော့အစအလေအဆုံးကိုတခါတည်းလိုက်တာသုံးသွားတတဘာကုံသွားအဲအော်ဒီတတဘာကုံသုံးသွားတော့ဘယ်ရောက်သွားတဲ့စိတ်ကလေးဟာတင်းတာကပေါ်တင်းတာကချုပ်သွားတယ်တောင်းတာကပေါ်တောင်းတာကချုပ်သွားထုံတာကပေါ်ထုံတာကချုပ်ကျင်းနာကပေါ်ကျင်းနာကချုပ်အောင်နာပေါ်အောင်နာချုပ်ကြိုက်တာပေါ်ကြိုက်တာကချုပ်ဆိုတော့ဓာတ်ဘာကုံဆုံးသွားတယ်ဓာတ်အိမ်သဘောအဲ့ကြတော့သိတယ်အဲ့ဒီအပေါ်မှာမကုံမချင်းမထဘဲနဲ့အယုတ်ချင်ချင်းအေးခန့်ခန့်ဆိုတော့ပြစ်ပြစ်ပြီးတော့ထိုင်နဲ့ထိုင်နဲ့ပြစ်ပြစ်လဲတာလက်လဲသည်ခွေပြီးတော့အသိမလွတ်ဘဲနဲ့တခါကတ်ထားတာမလွတ်တော့တခါတည်းကိုအဲ့ဒီလိုအသိနဲ့ကတ်ပြီးတော့တခါတည်းလိုက်ရကြကွာရုပ်ဝေဒနာမကုံမချင်းမထအောင်ကတ်ထားတာပဲမလွတ်တခါအဲ့ဒီတော့တရက်နှစ်ရက်သုံးရက်လောက်ကမထဘဲနဲ့တခါတည်းနင်လားငါလားတခါတည်းကြဲ့ရင်တဲ့ဥစ္စာကိုဓာတ်ဤသဘောတွေတော့သိလားခန္ဓာမှာဓာတ်ဤသဘောတွေဘယ်လိုသိလားဩဖယားဟောထားတယ်ပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါရှိဩဒီဓာတ်ကြီးလေးပါဟာတင်းတယ်တောက်တယ်ထုံတယ်ကျင်းတယ်အောင့်တယ်ကြိုက်တယ်ဒါဓာတ်သဘောပဲသဘောတရားပဲရှိတယ်တင်းတယ်ဆိုတဲ့ဥစ္စာကမရှိတဲ့တရားပဲရှိတာကတော့ဓာတ်ဤသဘောတရားတွေပဲပထဝီဓာတ်ဆိုတာသဘောတရားတင်းနေတောင်းသဘောတရားလေးဓာတ်သဘောပဲရှိပါလားလို့ဒီလိုဓာတ်သဘောသိရဓာတ်သဘောသိလာတဲ့အချိန်ခါမှာဓာတ်ကြီးလေးပါဟာဖြင့်သူ့ထံကလွတ်တက်ပြီးတော့တခါတည်းပြက်ပြက်လာဘယ်လိုပြက်ပြက်လာလဲတဲ့ပထဝီဓာတ်တစ်ပါးကုံဆုံးသွားကုံဆုံးသွားလိုက်တဲ့အချိန်ခါဓာတ်ဤသဘောကိုသိလာတော့နောက်တစ်ခါကျတော့သမာဓိကလည်းကောင်းလာသမာဓိကောင်းလာတဲ့အချိန်ခါကျတော့ဘယ်လိုသိလာလဲတဲ့သမာဓိနဲ့ပညာနဲ့ချိန်တာအရှူလည်းမရဘူးဝေဒနာပြင်သူ့ဟာသူပြင်းလာတယ်ရှူလာကလည်းဝေဒနာနှုံလေးရှူသွားတယ်အရှူနဲ့အရှူကလည်းမရဘူးအဲ့တော့သဘောတွေသိလာတယ်ဓာတ်သဘောနဲ့သိလာတယ်နန္ဒတ်ဤသဘောနဲ့သိလာတယ်နန္ဒတ်ယုတ်တ်မြင်တဲ့အတုပါကြီးရဲ့ဓာတ်သဘောတွေလည်းသိလာသိလာတဲ့အချိန်ကအော်ဆင်းရဲလိုက်တယ်သမာဓိနဲ့အရှူလည်းမရတော့ဆင်ញင်သုံးသလိုက်တယ်ဝေဒနာပြင်းလာတော့အရှူလေးကလည်းပြင်းလာချိန်တာကိုသမာဓိနဲ့သဘာဝချိန်မရတာဖြစ်ဝေဒနာပြင်းတော့ပြင်းပြင်းလေးရှူမရတာဖြစ်အဲ့ဒီတော့နာမ်ကိုသိစိတ်ကလေးကိုလိုက်ကြည့်နာပါလေဩဒီဝေဒနာကိုဓာတ်ဤသဘောခံစားနေတဲ့နာမ်ကိုတခါတည်းအတိလေးဆုံးဒုက္ခဝေဒနာကြီးဖြစ်လာတဲ့အချိန်ခါကျတော့မခံစားကြရင်တော့နာဘယ်ပြေးလဲအရှူကလည်းမရဘူးရှူပြင်းပြင်းလေးရှူနေနာသီးပြပြေးသေးလိုက်နာသီးပြထားကြည့်တယ်မင်းဒီနေရာနေကိုအတ္တနဲ့ထားကြည့်မရဘယ်နေရာသွားလဲဝေဒနာသွားတည်ကဲနေဥဟဆိုပြီးတော့အတ္တနဲ့ထားကြည့်နေဥဆိုပြီးတော့ထားကြည့်တယ်နေသလားမနေဘူးဘယ်ပြေးလဲနာသီးပြပြေးနာသီးပြပြေးအဲ့ကြတော့မှသဘောပေါက်နာဘယ်လိုသဘောပေါက်လဲဩငါကအတ္တနဲ့ထားငါကထားတယ်နာဒီဝေဒနာတွေပေါ်ခံစားနေတဲ့သိနေတဲ့နာဟာဒီဝေဒနာတော့နာကမခံစားခြင်းဘူး तू ကမခံစားခြင်းတော့ဘယ်ပြေးလဲနာသီးပြပြည့်သိနာသီးပြလည်းကြာကြာသိသလားတဲ့မနေဘူးဝေဒနာသွားသိဝေဒနာသိလိုက်နာသီးပြသိလိုက်နာသီးပြသိတာကအဲ့တော့မှသိလာတဲ့ဩနာနာသီးပြသိလိုက်တာကဒုက္ခပါလားဓာတ်ကြီးလေးပါသိလိုက်တာကဒုက္ခပါလားဒုက္ခနဲ့ဒုက္ခခံစားတဲ့သဘောတရားပါလားနာငါထားတဲ့နေရနေတာမဟုတ်ဘူးနာငါလည်းသူ့သဘောနဲ့သူဟာဒုက္ခနဲ့ဒုက္ခခံစားတာသူ့သဘောပဲရှိငါဆိုတာမရှိပါလားဆိုတော့နာငါသတ်သတ်ဖြစ်သွားဒုက္ခဒုက္ခခံစားတဲ့သဘောတရားနာန်ကလည်းသတ်သတ်ပါလားလို့ဒီလိုနာန်သတ်သတ်ဖြစ်သွားတော့တခန္ဓာရှာလို့သိတာဝိပဿနာစာအုပ်ကြီးတဲ့ရှာတဲ့အသိပြောမဟုတ်ဘူးခန္ဓာရှာတဲ့သိတဲ့အသိပြောတာနာန်ကလည်းဒုက္ခနဲ့ဒုက္ခခံစားတဲ့နာန်ကလည်းသတ်သတ်သတ်သတ်ပါလားလို့ဟောနာန်သတ်သတ်ဖြစ်သွားနာန်သတ်သတ်ဖြစ်သွားတော့ဓာတ်ကြီးလေးပါးတွေကလည်းသူ့သဘောသူဖြစ်နေတဲ့သဘောတရားတွေကလည်းသတ်သတ်ဖြစ်အဲဓာတ်ကြီးလေးပါးဖောက်ပြန်နေတဲ့သဘောတရားလေးကသတ်သတ်ဖြစ်ဓာတ်ကြီးလေးပါဖောက်ပြန်တဲ့ပရမတ္ထသဘာဝရုပ်တွေဖောက်ပြန်နေတဲ့သဘောတရားတွေလည်းအကုန်သိလားသတ်သတ်ဖြစ်မြင်းနေတဲ့အတုပါရုပ်ကြီးကလည်းသတ်သတ်ဖြစ်သတ်သတ်ဖြစ်အဟံဓာတ်ကြီးဒီရုပ်ကြီးဘာမှသိတတ်တဲ့တရားမရှိဘူးဟောသိဒီရုပ်ကြီးဘာမှသိတတ်တဲ့တရားမရှိဘူးလက်ရဲ့ခြေရဲ့ကိုယ်ရဲ့ဆိုတာမဟုတ်ဘူးအတုပါကြီးအယိုးစုကြီးဓာတ်ကြီးဘာမှသိတတ်တဲ့တရားမရှိဘူးဒီပေါ်ဥသိနေတာကဖောက်ပြန်နေတဲ့ဓာတ်ကြီးလေးပါမဟာဘုတ်ဓာတ်ကြီးလေးပါဖောက်ပြန်တဲ့တစ်ခုပြီးတစ်ခုသူ့တန်ကလွတ်တက်ပြီးဖောက်ပြန်နေတဲ့သဘောတရားကလည်းသတ်သတ်မြင်းနေတဲ့အတုပါရုပ်ကြီးကလည်းသတ်သတ်ဒုက္ခနဲ့ဒုက္ခနဲ့ခံစားနေတဲ့နာန်ကလည်းသတ်သတ်ဆိုတော့နာန်လည်းသတ်သတ်ဖြစ်သွားတယ်ဖောက်ပြန်တဲ့ရုပ်တွေလည်းသတ်သတ်ဖြစ်သွားတယ်မြင်တဲ့အတုပါကလည်းသတ်သတ်ဖြစ်တယ်အဲယုတ်အဲ့တော့နာန်အကြောင်းနာန်ရုပ်ကို꿰သွားတယ်ရုပ်နာန်လည်း꿰သွားတယ်နာန်ရုပ်လည်းသိတယ်ရုပ်နာန်လည်းသိဝိပဿနာယောဂီပုဂ္ဂိုလ်ကနာန်ရုပ်ကိုလည်းသိရမယ်ရုပ်နာန်ကိုလည်းသိရမယ် ဘယ်လိုနာယုတ်လဲယုတ်နာလဲတဲ့ဖောက်ပြန်တဲ့မဟာဗုဒ္ဓတကြီးလေးပါကိုသွားပြီးသိလိုက်တဲ့ဥစ္စာကအဲ့ဒါကဘာလဲတဲ့ခံစားတဲ့သဘောလေးကိုသိလိုက်တာနာနာနဲ့ဝေဒနာနံလို့ခေါ်တယ်ဖောက်ပြန်တဲ့သဘောကယုတ်ခံစားတဲ့သဘောကနာနာကနာယုတ်ခေါ်တယ်အဲ့ဒါကဘာလဲဒီမှာခန္ဓာကိုယ်ကြီးအတုပတရားကြီးကိုမြင်ပြီးမှယုတ်ယုတ်ချင်းပေါင်းစုံပြီးမှနာကသိလိုက်တာယုတ်ကအကြောင်းခံပြီးမှအဲ့ဒါကဘာလဲတဲ့ယုတ်အကြောင်းခံပြီးမှနာကခံစားတယ်ယုတ်အကြောင်းခံပြီးမှနာယုတ်နာခေါ်တယ်အဲ့ဒါအဲယုတ်နာကိုတခါတခွဲနာယုတ်ကိုလည်းသိတယ်ယုတ်နာကိုလည်းသိအဲ့ဒီလိုအပိုင်အပြတ်ကိုခန္ဓာရှာလိုက်တော့တခါတည်းသိလာတယ်ဗျာဟိုတယ်စာမတတ်တဲ့ပုံကိုသိလာတာကြည့်လေခန္ဓာရှာလိုက်တော့နာယုတ်ကိုလည်းသိလာတယ်ယုတ်နာကိုလည်းသိတယ်ယုတ်နာကိုလည်းကွဲတယ်အဲ့ဒီတော့ခန္ဓာမှာရှာလိုက်တော့ဖောက်ပြန်တဲ့သဘောကလည်းသာသာဒုက္ခဒုက္ခခံစားနေတဲ့သဘောကလည်းသာသာမြင်တဲ့အတုပါကြီးကမြင်တဲ့သဘောအတုပါကြီးကလည်းသာသာအဲ့ဒီလိုခန္ဓာကနေပြီးတော့သတ္တစီဖြစ်ပြီးအတုပါသဘောကိုလည်းသိတယ်ဒုက္ခနဲ့ဒုက္ခနဲ့ခံစားနေတဲ့နာကိုလည်းသိတယ်ဖောက်ပြန်နေတဲ့သဘောတရားတွေလည်းမဟာဗုဒ္ဓတကြီးလေးပါဖောက်ပြန်နေတဲ့သဘောတရားတွေလည်းသိတယ်ဓာတ်သဘောတွေ။ဟောသုံးဌာနကွဲတယ်။အတုပါလက်သဘောကြီးလည်းသိတယ်။အဲ့ဒီလိုအစ္ဆတသန္တန်ကယုံနာနာယုတ်ကွဲသွားတော့တဲ့ဗိဓာကြပြန်တော့ဘယ်လိုကွဲလဲ။မြင်တာအတုပါကြီးပါလား။မြင်တဲ့သဘောကလည်းသာသာအတုပါကြီးကလည်းသာသာခံစားတဲ့နာလေးကသာသာဟောသတ်သတ်စီဖြစ်။ယုံနာကွဲနေ။မျက်စိကလည်းယုံနာကွဲ။အတန်ကလည်းသာသာကြားတဲ့သဘောလေးကလည်းသတ်သားခံစားတဲ့သဘောလေးကလည်းသတ်သားသတ်သားတခြားစီဖြစ်ဘယ်လိုတခြားစီဖြစ်လဲမြင်လိုက်တဲ့အစင်းယုံအတုပါကြီးကတခြားမြင်တာလေးကတခြားသိတာလေးကတခြားခံစားတာလေးကတခြားအတန်ကတခြားကြားတာကတခြားခံစားတာတခြားအနံ့ကတခြားနှာခေါင်းကတခြားခံစားတဲ့နံ့ကတခြားရသားယုတ်ကတခြားလျှာယုတ်ကတခြားခံစားတာတခြားအတွေ့ကတခြားအတွေ့ယုတ်ကတရားကိုကတရားခံစားတဲ့နာငါတရားဓမ္မယုတ်ကတရားမနောယုတ်ကတရားခံစားတဲ့နာငါတရားဟောတတ်တ်စီဖြစ်အဲ့ဒါမှနာယုတ်ကွဲတယ်လို့ခေါ်တယ်ဗျအဲ့ဒါမှနာယုတ်ယုတ်နာအဲ့ဒါမှပြောလေပြောတာရှိတယ်စောင့်ကြည့်တဲ့ပြောပြီးတော့နမရူပပြိစေတညာနဲ့ယုတ်နာလည်းသိတယ်နာယုတ်လည်းသိတယ်အဲ့ဒါယုတ်နာကွဲတယ်လို့ခေါ်တယ်အဲ့ဒီလိုကွဲမှအပဲလွတ်တယ်ဒီလိုမှမကွဲလို့ရှိရင်ဖြင့်ဒါကမှမြင်နေလို့ရှိရင်အပဲလွတ်ပါမလားဗျာမလွတ်ပါဘူးဗျာရေစုံမျောရောဘယ်တော့မှမလွတ်ဘူးသားမအဲ့တော့ယုံနာကွဲပါရောဗျာအော်ငါဟိုတုန်းကသိတာဒီလိုမဟုတ်ပါလားအခုကအတိတမျိုးပါလားဒီလိုဖြစ်လာဒီလိုဖြစ်လာတော့ဓာတ်ခန္ဓာထဲကနေပြီးဓာတ်ဤသဘောတွေလည်းသိလာအော်ဖះဟောတာတက်မှမလားပထဝီဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါကိုလည်းကုန်စင်အောင်တခါတည်းလိုက်တော့လာယုံသဘောကိုလည်းကုန်စင်အောင်ဓာတ်သဘောကိုလည်းကုန်စင်အောင်လိုက်နာဤသဘောကိုလည်းကုန်အောင်လည်းကုန်စင်အောင်လိုက်နာဤသဘောယုတ်ဤသဘောကိုလည်းကုံစင်အောင်လိုက်တော့မှဓာတ်သဘောဓာတ်ဆောင်နေတဲ့သဘာဝတွေသိဘယ်လိုသိလဲဓာတ်တွေသိလားနန္ဒတ်ကိုလည်းသိတယ်ယုတ်တတ်ကိုလည်းသိဘယ်လိုသိလားလဲတဲ့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါကိုကုံစင်အောင်သိလားအော်ဖခင်ဟောထားတယ်ခက်မှာပထဝီနုညာပထဝီမာပထဝီလေးပထဝီလို့ဇာတွေကဒီလိုပြုသူများဆိုတာကြားဖွဲ့စည်းအာဘောယောစည်းအာဘောလို့ဇာတွေကဆိုကြပူဤတေဇောလို့ဆိုကြထောက်ခံဝါရော့လှုပ်ရှားဝါရော့တွန့်ကံဝါရော့ဒီလိုဆိုကြငါတွေ့တာရောတတ်တက်စီပါလားခန္ဓာပါရှာလိုက်တဲ့အချိန်ခါကျတော့ဓာတ်သဘောတွေဖြစ်နေတဲ့ဥစ္စာနုညံ့တဲ့သဘောလည်းတွေ့တယ်တင်းတဲ့သဘောလည်းတွေ့တယ်တောက်တဲ့သဘောလည်းတွေ့တယ်ထုံတဲ့သဘောလည်းတွေ့တယ်ကျင်းတဲ့သဘောလည်းတွေ့တယ်အောင့်လာတဲ့သဘောလည်းတွေ့တယ်ကြိုက်လာတဲ့သဘောလည်းတွေ့တယ်အာဘောဤသဘောကဘယ်လိုတွေ့ကြက်တဲ့သဘောလည်းတွေ့တယ်ဆော့တက်လာတဲ့သဘောလည်းတွေ့ယိုစီးတဲ့သဘောလည်းတွေ့တေဇောဤသဘောကပူတဲ့သဘောကြီးလည်းတွေ့ရေခဲတုံးကြီးလိုအေးဆက်ပြီးတော့တခါတည်းကိုခန္ဓာကိုယ်ကြီးအေးဆက်နေတဲ့သဘောလည်းတွေ့ဝါယောဤသဘောကဘယ်လိုတွေ့လဲရင်ထဲနှလုံးထဲတုံပြီးတော့လှုပ်လာတယ်ဒိန်ဒိန်ဒိန်အဲရိမ့်ရိုင်လာတယ်ခန္ဓာကိုယ်ကြီးရချစ်ထိုးနောက်ဆုတ်တွန်းလိုက်ရိမ့်ရိုင်ပြီးတော့ခြားလဲလဲနေတွန်းလိုက်ကန်လိုက်ရိမ့်ရိုင်လိုက်ငြိမ်ငြိမ်လဲငြိမ်ပြီးတော့နေတယ်ဗျထောက်ကန်ပြီးတော့ငြိမ်နေတယ်ခန္ဓာကြီးကအဲ့ဒီလိုသိလားဩဖះဟောတာတက်မှပါလားစာတဲ့ကတော့ခက်မှာပထဝီနုညပထဝီမာပထဝီလေးပထဝီလို့ဆိုတယ်ဖွဲ့စီအာဘောယိုစီအာဘောလို့ဒီလိုစာတဲ့ကဆိုတယ်ပူအေးတေစဲလို့ဒီလိုဆိုတယ်ထောက်ခံဝါရော့လှုပ်ရှားဝါရော့တွန့်ကံဝါရော့လို့ဒီလိုဆိုတယ်ငါတွေ့တာကတော့ဒီမှာတင်းတာတွေတောင်းတာတွေထုံတာတွေကျင်တာတွေအောင့်တာတွေကြိုက်တာတွေစာတဲ့ကကြိုက်တယ်လို့မပါဘူးကျင်တယ်လို့မပါဘူးထုံတယ်လို့မပါဘူးစာတဲ့ကဒီမှာတွေ့နေတာကတော့ထုံလာတယ်ကျင်လာတယ်အောင့်လာတယ်ကြိုက်လာတယ်ဒါတွေတွေ့ဆုတ်တယ်လာတယ်လေချောင်းနဲ့ဆုတ်တယ်လာအဲလေချောင်းနဲ့ဆုတ်တယ်လာရင်နဲ့ကြက်တယ်လာနှက်ချီတွေကြားလာတယ်မျက်ရည်တွေကျိုးလာတယ်ချွေးတွေကြားလာဒါသိတယ် စားလို့တော့မသိပါဘူးအဲ့တော့ဒီလိုသိလားပူရင်လည်းတခါတည်းကိုကောင်းချင်းအိုးကြီးများပေါင်းနေတယ်လို့အခုလျံနေတောက်ပြီးခန္ဓာကိုယ်ကြီးတကောလုံးပူလာအေးရင်လည်းရေခဲတုံးကြီးလိုအေးလာလှုပ်ရင်လည်းရေခန္ဓာကိုယ်ကြီးရိမ့်ရိုက်ပြီးလှုပ်ရှားနေအဲ့ဒီလိုခန္ဓာကနေပြီးတော့ဓာတ်ဤသဘောတွေသိဓာတ်ဤသဘောတွေသိတော့အဲ့တော့မှသိတယ်ဩဖခင်ဟောတာတက်မှန်ပါလားပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါဤသဘာဝဓာတ်တွေပဲနံကလည်းဓာတ်ပဲမြင်တဲ့အတုပါကြီးကလည်းဓာတ်သဘောကြီးပဲအဲခန္ဓာမှာဓာတ်ကြီးလေးပါဤသဘာဝဓာတ်တွေအကုန်သိလားသိလာတဲ့အချိန်ခါကျတော့ဓာတ်ဤသဘောကိုရှားကြည့်လိုက်တယ်ဘယ်လိုရှားကြည့်လဲစာတွေကဟောထားတယ်စာတွေကဆိုထားတယ်ဖခင်ဟောထားတယ်စာနုညပထဝီမာပထဝီလေးပထဝီတင်းပထဝီတောက်ပထဝီဒီလိုဆိုထားတယ်စာတွေကဆိုတယ်အဲ့တော့ခန္ဓာကိုရှုလိုက်တဲ့အချိန်ခါနှူးညံ့ရင်ဓာတ်သဘောကိုတွေ့ထားနှူးညံ့တဲ့သဘာဝဓာတ်ကိုတွေ့ထားတော့ဒီနှူးညံ့ရင်သဘာဝဓာတ်ကဘာကြောင့်နှူးညံ့ရင်သဘာဝဓာတ်ဖြစ်နေတယ်လဲလို့အကြောင်းပြန်ရှာခန္ဓာထဲမှာရှာတာနော်ဟိုစောင့်ကြည့်တဲ့ကရှာတာမဟုတ်ပါဘူးခန္ဓာထဲကနှူးညံ့ရင်ဖြစ်နေတဲ့ပထဝီဓာတ်ကိုရှာကြည့်နှူးညံ့ရင်ဖြစ်နေတဲ့ပထဝီဓာတ်ဟာဘာကြောင့်နှူးညံ့ရင်ပထဝီဖြစ်နေတယ်လဲလို့အကြောင်းပြန်ရှာလိုက်တော့တွေ့ပြီတွေ့ဘယ်လိုတွေ့လဲအော်အဘောကဖွဲ့စည်းပေးတာဒဏပတ်တက်နေပါဒဏပတ်တက်ခြင်းကြောင့်မလို့ဖွဲ့စည်းပေးလို့ဩပထဝီမုံဒီအဘောကဖွဲ့စည်းပေးလို့နုညာညင်းပထဝီဖြစ်နေပါလားနုညာညင်းပထဝီကဒဏပတ်တက်နေတယ်ဩသူတို့ကမိသကတတ်ပါလားလို့ဆိုတော့မိသကတတ်သိဩပထဝီတတ်နဲ့အဘောတတ်ကသူကမိသကတတ်ပါလားဒီမှာခန္ဓာကိုအကြောင်းကိုရှားကြည့်ဓာတ်အကြောင်းကိုရှားကြည့်နုညာညင်းဖြစ်နေတဲ့လက္ခဏာဘာကြောင့်လက္ခဏာဖြစ်နုညာညင်းလက္ခဏာဘာကြောင့်ဖြစ်တယ်လဲအာဘောကဖွဲ့စည်းပြီးတော့ဩနုညာညင်ပထဝီဖြစ်နေတာအာဘောဓာတ်နဲ့ပထဝီဓာတ်ဟာဥဆောင်တက်လာလို့သာနုညာညင်ပထဝီဖြစ်ရပါလားနုညာညင်ပထဝီတော့ဖြစ်လာပြီနုညာညင်ပထဝီတော့ဖြစ်တော့ဒါမိသကဓာတ်တပတ်တက်နေလို့ဓာတ်ကိုအကြောင်းပြန်ပြန်ရှာကြည့်အဲမိသကဓာတ်တပတ်တက်နေလို့နုညာညင်ပထဝီဖြစ်နုညာပထဝီတော့ဖြစ်လာပြီဟောအခုတင်းလာပြန်ပြီတောင်းလာပြန်ပြီတင်းတောင်းပြီးတော့တခါလာပြန်ပြီဒီတင်းညင်းတောင်းညင်းလက္ခဏာဘာကြောင့်ဖြစ်တယ်လဲအကြောင်းပြန်ရှာတင်းညင်းတောင်းညင်းဟာဘာကြောင့်ဖြစ်တယ်လဲထုံညင်းကြိုက်ချင်းအောင်ညင်းဘာကြောင့်ဖြစ်တယ်လဲအကြောင်းပြန်ရှာကြည့်တခါလည်းနောက်သွားတွေ့တာဘာကြောင့်လဲအာနောက်ကနေပြီးတော့အာဘောကိုနောက်ကတေဇောကကျက်စီတက်အောင်လောင်ကျွမ်းပေးနေပါလားနောက်ကသိအာနောက်ကကနဦးနှွညာညင်းပထဝီဖြစ်တာကပထဝီမုံအာဘောကဖွဲ့စည်းပေးလို့နုညာညင်းပထဝီလက္ခဏာဖြစ်နေရ။နုညာညင်းပထဝီလက္ခဏာဖြစ်နေတော့အာဘောကဘာကြောင့်ဖွဲ့စည်းပေးနိုင်ကြလုံးလို့အကြောင်းပြန်ချလိုက်တော့တီဇောကနောက်ကနေပြီးတော့ကြက်စီတက်အောင်လောင်ကျွမ်းပေးတော့အာဘောကနေပြီးဖွဲ့စည်းတဲ့ဖွဲ့စည်းတော့ခန္ဓာကိုယ်ကြီးဟာတခါတင်းလာတယ်တောင်းလာတယ်ထုံလာတယ်ကျင်းလာတယ်အောင့်လာတယ်ကြိုက်လာတယ်တခါတီဇောကလောင်ကျွမ်းပေးတာအဲဓာတ်သုံးပါးဒီမှာမြင်ဓာတ်သုံးပါးမြင်တော့ဒီတီဇောဓာတ်ကဘာကြောင့်လောင်ကျွမ်းပေးနိုင်တယ်လို့အကြောင်းပြန်ချလိုက်တော့နောက်ကဝါယောကတွန်းပေးတယ်အဲ့ဒီလိုခန္ဓာကနေပြီးဓာတ်သဘောတွေအကြောင်းအကျိုးတွေမြင်လာတဲ့သဘာဝတရားတွေဗျအဲ့ဒီလိုမြင်တာအကြောင်းအကျိုးမြင်လာဟောပြီးပြီဓာတ်ဤသဘောကိုအကြောင်းအကျိုးမြင်လာဘယ်လိုအကြောင်းအကျိုးမြင်ဩပထဝီသည်အာဘောကဖွဲ့စည်းပြီးလို့နုညာပထဝီဖြစ်ပထဝီနဲ့အာဘောကမိသကတတေဇောနဲ့ဝါယောကမိသကတအာဘောနဲ့တေဇောကပဋိပက္ခတပထဝီနဲ့ဝါယောကပဋိပက္ခတဩပဋိပက္ခတသိလို့ရှိလို့ခြင်းဖြင့်ပဋိပက္ခတသတ်ရမှာပါလားအဲမိသကဓာတ်တက်တေဇောနဲ့ဝါယောဟာမိသကဓာတ်အာဘောနဲ့ပထဝီဟာမိသကဓာတ်ဩဓာတ်တပတ်ဓာတ်တပတ်ဟာသူ့တက်ကလွတ်တက်ပြီးနေကြပါလားဆိုတဲ့ဥစ္စာကိုအဲ့ဒီလိုဓာတ်သဘောတွေမြင်လာခဲ့မြင်လာကြတော့အကြောင်းအကျိုးရှာလိုက်တော့ဩသိပြီဒီမှာဆင်ញင်လိုက်တယ်ဩအကြောင်းကြောင့်အကျိုးဖြစ်တဲ့ဓာတ်သဘောတွေပဲဘယ်လိုဓာတ်သဘောတွေလဲအကြောင်းကြောင့်အကျိုးဖြစ်ပထဝီကအကျိုးတရားပထဝီအကျိုးတရားကအာဘောအကျိုးအကြောင်းပြန်ရင်တော့အာဘောအကျိုးတရားအာဘောအကျိုးတရားကအကြောင်းပြန်လိုက်တော့တေဇောအကျိုးတရားတေဇောအကျိုးတရားကအကြောင်းပြန်လိုက်တော့ဝါယောအကျိုးတရားဩအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဓာတ်ကြီးလေးပါဒါကြောင့်မလို့အကြောင်းကင်းလို့အကျိုးတရားမဖြစ်ဘူးအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဓာတ်သဘောတွေပဲဓာတ်ကြီးလေးပါဤအကြောင်းအကျိုးမြင်တော့တာပဲဒီမှာခန္ဓာကိုယ်ကနေပြီးတော့သဘာဝမြင်တော့တာအဲ့ဒီခန္ဓာကိုယ်ကနေပြီးဓာတ်သဘောကိုအကြောင်းကြောင့်အကျိုးဖြစ်တယ်လို့ဒီလိုမြင်လိုက်တဲ့တပြိုင်တည်းထဲဟာကိုဓာတ်ကြီးလေးပါကိုလည်းသဘောအကုန်လုံးတခါတည်းကိုဓာတ်ပေါက်သွားတာအဲ့ဒီလိုဓာတ်ပေါက်သွားလိုက်တဲ့ချိန်ခါမှာတလောကလုံးဟာဓာတ်သဘောတွေဖြစ်ဓာတ်သဘောတွေကနေပြီးတော့တဆင့်ဘယ်လိုမြင်လာဆင်ញင်လိုက်တယ်ဩဖခင်ဟောထားဘယ်လိုဟောထားဒ ဒီပုံမှာကြည့်လိုက်ခန္ဓာ၅ပါးဘယ်လိုလဲ။ဩဆင်ញင်လိုက်တယ်အကြောင်းအကျိုးဓာတ်အကြောင်းအကျိုးမြင်လိုက်တော့ဒီပုံမှာဆင်ញင်လိုက်တယ်ဘယ်လိုဆင်ញင်လိုက်တာ။ဩဘုရားကဟောထားတယ်ခန္ဓာ၅ပါးကိုမသိလို့ခန္ဓာ၅ပါးကိုမကွဲလို့ဘုရားကဟောထားတယ်ဘယ်လိုလဲခန္ဓာ၅ပါးကဓာတ်ကြီး၄ပါးဤအကြောင်းအကျိုးဘော်ကိုဓာတ်သဘောဘော်ကိုခန္ဓာ၅ပါးဆင်ញင်ကြည့်လိုက်ဘယ်လိုဆင်ញင်ကြည့်လိုက်လဲဘုရားဟောထားတယ်ယူပဲခန္ဓာဝေရဏခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဩနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုတ်နာ၂ပါးဩငါအခုမြင်နေတဲ့ဥစ္စာကြီးယူပဲခန္ဓာဝေဒနာဖောက်ပြန်နေတာနာခံစားတာကဝေဒနာခန္ဓာသိပြီဒီမှာခန္ဓာ၅ပါးမြင်ပြီဝေဒနာဖောက်ပြန်လာတဲ့အချိန်နာသွားပြီသိလိုက်တာခံစားလိုက်တာဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်လာမှတင်ညာကပေးနေပါလားတင်းနေတောင်းနေထုံနေကျင်းနေအောင်နေပူတဲ့အေးတဲ့လှုပ်တဲ့ရွတဲ့ဆင်းရဲတဲ့ချမ်းသာတဲ့နဲ့တင်ညာခန္ဓာကတင်ညာပဲဝေဒနာခံစားမှသင်ညက်ခန္ဓာကသင်ညာပေးတယ်။သင်ညက်ခန္ဓာကသင်ညာပေးလို့သင်္ခါရခန္ဓာကပြုတ်ပြန်ပေး။ဘယ်လိုပြုတ်ပြန်ပေးလဲ။တင်းတယ်လို့သင်ညာပေးလို့တင်းတာကြီးကိုမခံစားခြင်းနဲ့ဒေါသစိတ်တွေ၊ရာဂစိတ်တွေ၊မောဟစိတ်တွေဖြစ်ကုန်။အဲ့ဒါကသင်္ခါရခန္ဓာဒီစိတ်တွေဖြစ်ကုန်ပါလား။ဒီဝေဒနာကကြီးပဲသင်ညာပေးလိုက်ငါခံပြီးတော့တခါတည်းအတိတ်ကခန္ဓာ၅ပါးကငါမမြင်ခဲ့ဘူး။ခန္ဓာ၅ပါးမမြင်ခဲ့လို့သင်ညာလိမ့်လိုက်တင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ဆင်းရဲတယ်ချမ်းသာတယ်လို့ဒီသင်ညက်ခန္ဓာကသင်ညာကြီးပေး။သင်ညာပေးလို့မခံစားခြင်းနဲ့ဒေါသစိတ်တွေကန့်ညိတဲ့ညာကစိတ်တွေမောဟစိတ်တွေဒီစိတ်တွေဖြစ်ပြီးငါအပေလေးပါဒီဝေဒနာဘောကအပေလေးပါငါရက်ဆင်းပြီးတော့မိုးချောခိုင်းရတာပါလားလို့သိတာပဲတကားလေဒုက္ခသစ္စာကြီးဒီမမြင်ဘူးသစ္စာလေးပါမြင်တာဝေဒနာဘောကမြင်တာဗျအကြောင်းအဲခန္ဓာ၅ပါးမြင်ပြီဘာကြောင့်ခန္ဓာ၅ပါးမြင်လဲအကြောင်းသိညာလိမ့်မသိလာဘူးမြင်တာကတော့ယူပဲခန္ဓာခံစားလိုက်တာဝေဒနာခန္ဓာသိညာပေးလိုက်တာကသိညာခန္ဓာဘယ်လိုပေးသိညာပေးလဲခန္ဓာကိုယ်မှာလက်ရဲ့ချီရဲ့ကိုယ်ရဲ့ခေါင်းရဲ့ယောက်ျားရဲ့မိန်းမရဲ့ဒီလိုသိညာပေးတက်ကြီးလေးပါပေါ်မှာလဲတင်ညာပေးတယ်တင်းနေတောင်းနေထုံနေကျင်းနေအောင်နေပူတဲ့အေးတဲ့လှုပ်တဲ့ရွတဲ့ကြိုက်တယ်ဒီလိုတင်ညာပေးဒီလိုတင်ညာပေးလိုက်တော့တင်းနေလို့တင်ညာပေးတော့တင်းတာကြီးမခံစားချင်ဘူးဒေါသဖြစ်သွားတာကြိုက်တယ်လို့တင်ညာပေးတော့ကြိုက်တာကြီးကိုဆွဲလန်းသွားတာအယူမသွားတာပဲတခါတည်းကိုမခံစားချင်တဲ့ဒေါသတည်းစေသင်္ခါရခန္ဓာတွေစိတ်တွေຢာကစိတ်ဒေါသစိတ်မောဟစိတ်အဲ့ဒီစိတ်တွေဖြစ်တာအဲ့ဒါသင်္ခါရခန္ဓာခေါ်တယ်အဲ့ဒီဟာဗာလဲတဲ့ဖြစ်ပြက်သွားတဲ့စိတ်ဝိညာဏံလေးကတော့ခံစားပြီးပြက်သွားတယ်သိပြီပြက်သွားသိပြက်သွားသိပြီဒီမှာခန္ဓာ၅ပါးကိုအော်ခန္ဓာ၅ပါးဟာဖြင့်မြင်တာကတော့ယူပဲခန္ဓာခံစားလိုက်တာကဝေဒနာခန္ဓာသင်ညာပိတ်လိုက်တာအမှတ်သင်ညာပိတ်လိုက်တာအမှတ်မှသင်ညာပိတ်လိုက်တာကသင်ညာခန္ဓာပြုတ်ပြင်းစီရင်ပိတ်လိုက်တာကသင်္ခါရခန္ဓာကຢာကစိတ်ဒေါသစိတ်မောဟစိတ်တွေဖြစ်သွားတာသင်္ခါရခန္ဓာဝိညာဏကလေးတော့သိပြသိပြသိပြသိပြသူ့သဘောနဲ့သူဆိုအော်ခန္ဓာ၅ပါးသူ့သဘောသူဆောင်းနေရတယ်အကြောင်းကြောင့်အကျိုးဖြစ်နေဟောသိပြပြီဒီမှာခန္ဓာ၅ပါးအကြောင်းအကျိုးမြင်မြင်ဘာကြောင့်အကြောင်းအကျိုးလဲခန္ဓာ၅ပါးဟာယူပဲခန္ဓာကြီးလဲသသဝေဒနာသသသင်ညာသသသင်္ခါရသသဝိညာဏသသသူ့သဘောသူဆောင်းရအကြောင်းနဲ့အကျိုးဖြစ်တယ်ဒီယူပဲခန္ဓာယုတ်တရားကြီးရှိလို့အတုပယုတ်တရားကြီးရှိလို့ဝေဒနာရှိဝေဒနာရှိလို့သင်ညာရှိသင်ညာရှိလို့သင်္ခါရကပြုတ်ပြင်ပေးသင်္ခါရကပြုတ်ပြင်ပေးတယ်ဝိညာဏကတော့သိပြသိပြသိပြသူ့သဘောသူလုံးအော်နံခန္ဓာ၄ပါးကလည်းသူ့လုံးသူလုံးကြယူပဲခန္ဓာကြီးကလည်းသူ့လုံးသူလုံးသူ့သဘောသူဆောင်းရယူပဲခန္ဓာကလည်းသသဝေဒနာသသသင်ညာသသသင်္ခါရသသဝိညာဏသသနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုတ်နာတရားတခြားကြီးဖြစ်ပြီးတခြားကြီးချုပ်ဟောသိပြီကွဲလေသွားပြီနံခန္ဓာ၄ပါးလည်းကွဲယူပဲခန္ဓာကြီးလည်းကွဲသူ့သဘောသူလောက်ကြတယ်အကြောင်းနဲ့အကျိုးကဘယ်လိုလဲဩယူပဲခန္ဓာယုတ်တရားကြီးအကျိုးတရားယုတ်ကြီးဒီအကျိုးတရားကအကြောင်းပြန်လိုက်တော့ဝေဒနာအကျိုးတရားဝေဒနာအကျိုးတရားကအကြောင်းပြန်လိုက်တော့သင်ညာအကျိုးတရားသင်ညာအကျိုးတရားကအကြောင်းပြန်လိုက်တော့သင်္ခါရကအကျိုးတရားသင်္ခါရအကျိုးတရားကအကြောင်းပြန်လိုက်တော့ဝိညာဏအကျိုးတို့ခံစားတဲ့ခန္ဓာသိပြသိပြသိပြသိပြဩနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးကလည်းအကြောင်းနဲ့အကျိုးအကြောင်းကြောင့်အကျိုးဖြစ်နေတယ်ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်ဒါပဲရှိနားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်လို့မကြည့်ကဘာလာဇတ်တည့်တက်ကခန္ဓာ၅ပါးကမသိခဲ့ဘူးခန္ဓာ၅ပါးလည်းမမြင်ခဲ့ဘူးခန္ဓာ၅ပါးလည်းမသိခဲ့ဘူးရုပ်နာကိုလည်းမသိခဲ့ဘူးပညာပရမတ်လည်းမကွဲခဲ့ဘူးသဘာဝတရားလည်းသဘာဝသစ္စာကိုသဘောတရားလည်းမသိခဲ့မသိခဲ့တော့ခန္ဓာ၅ပါးကိုမမြင်ခဲ့ပါလားဩဖယားဟောထားတဲ့တရားတက်မှန်ပါလားအဲ့လိုမှသိတော့ခန္ဓာ၅ပါးလည်းအပိုင်းပြက်ကွဲသွားတယ်ခန္ဓာ၅ပါးလည်းအကြောင်းအကျိုးသိတာခန္ဓာ၅ပါးကိုသင်ညက်ခန္ဓာသင်ညာလိမ်မှောင်းသိသင်ညက်ခန္ဓာသင်ညာလိမ်မှောင်းသိတော့ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်လို့ဒီလိုသိခန္ဓာ၅ပါးဖြစ်လာတယ်ခန္ဓာ၅ပါးပြက်တယ်လို့ဒီလိုသိလာလိုက်တဲ့တပြိုင်နဲ့တည်းဒီပေါ်မှာခန္ဓာ၅ပါးတော့ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်ဆိုတော့သိနေတယ်ဒီမှာခန္ဓာ၅ပါးဖြစ်နေတယ်ပစ္စုပန်တက်တယ်လေဝေဒနာတွေရတယ်ဝေဒနာရနေတယ်ခန္ဓာ၅ပါးဖြစ်နေတယ်ဝေဒနာတော့တဏှာမဟုတ်တော့သိပြီစိတ်တွေဝေဒနာတဏှာမကုတော့ဝေဒနာတဏှာမကုတော့အကြောင်းအကျိုးပြန်ရှာလိုက်တယ် ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်ဆိုတော့ဝေဒနာတွေရတယ်ခန္ဓာ၅ပါးသိနေတဲ့စိတ်ကိုခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်လို့ဒီလိုသိတဲ့စိတ်ကခန္ဓာ၅ပါးဖြစ်နေပြီခန္ဓာ၅ပါးကိုလွတ်ရမယ်ခန္ဓာ၅ပါးကိုလွတ်ရမယ်အတိတ်ကိုလည်းလွတ်ရမယ်ပစ္စုပ္ပန်လွတ်ရမယ်အနာကလွတ်ရမယ်ယူပက်ခန္ဓာကိုလည်းလွတ်ရမယ်ဝေဒနာလွတ်ရမယ်သင်ညာလွတ်ရမယ်သင်္ခါရလွတ်ရမယ်ဝိညာဏလွတ်ရမယ်နံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးကိုလွတ်မြောက်သွားတဲ့စိတ်ဝိမုတ်တိစိတ်ဖြစ်ရမယ်စိတ်ကလေးစိတ်ကလေးပြောတာအဲ့တော့ဒီခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်ဆိုတော့မလွတ်သေးစိတ်ကဒီခန္ဓာ၅ပါးဘာကြောင့်ဖြစ်တယ်လဲဆိုတော့ဩအကြောင်းကြောင့်အကျိုးပါလားဘယ်အကြောင်းဘယ်အကျိုးလဲနာအကြောင်းရုပ်အကျိုးအကြောင်းအကျိုးဖြစ်နေတဲ့သဘာဝပဲနာအကြောင်းရုပ်ကအကျိုးရုပ်ကအကြောင်းနာကအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဆိုချုပ်တယ်ဒါပဲသိတယ်ဆိုတော့ခန္ဓာ၅ပါးလွတ်သွားဘယ်လိုခန္ဓာ၅ပါးတော့ဓာတ်ကြီး၄ပါးပေါ်ကနေပြီးတော့တင်တာပေါ်လဲခန္ဓာ၅ပါးမရှိမသိတော့ခန္ဓာ၅ပါးလွတ်သွားလဲဥတော်ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်မြင်လိုက်ပြန်လဲခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်ဒါပဲသိနောက်ကြတော့ဓာတ်ကြီး၄ပါးပေါ်ကခန္ဓာ၅ပါးမြင်လာတယ်ခန္ဓာ၅ပါးမြင်လာတော့အကြောင်းနဲ့အကျိုးပါလားနာအကြောင်းရုပ်အကျိုးရုပ်ကအကြောင်းနာကအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးသာချုပ်ဒါပဲသိလိုက်တော့ဓာတ်ကြီး၄ပါးပေါ်ကနေပြီးခန္ဓာ၅ပါးပေါ်ကနေပြီးအကြောင်းအကျိုးမြင်တဲ့အကြောင်းအကျိုးအကြောင်းပင်ညာသမှုတရားအကျိုးတရားအကျိုးဖြစ်နေတဲ့ရာဂစိတ်ဒေါသစိတ်မောဟစိတ်ဖြစ်တဲ့သင်္ခါရခန္ဓာတွေကပါလဲဒုက္ခသစ္စာပဲဒါကပင်ညာလိမ်ရင်းကြောင့်မဟုတ်လို့တင်ညာကနေပြီးတော့မျက်စိဘောက်ကလည်းတင်ညာကလိမ့်တယ်နားဘောက်ကလည်းအတံဘောမှာတင်ညာကလိမ့်တယ်အနံဘောမှာတင်ညာကလိမ့်တယ်ရာသာအယုတ်ဘောမှာလည်းတင်ညာလိမ့်တယ်အတွေ့အယုတ်ဘောမှာလည်းတင်ညာကလိမ့်လိုက်တယ်ဓမ္မအယုတ်ဘောမှာလည်းတင်ညာကလိမ့်လိုက်တယ်မဟာဘုဒ္ဓတကြီးလေးပါဘောမှာလည်းတင်ညာကလိမ့်လိုက်တယ်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတဲ့အေးတဲ့လှုပ်တဲ့ရွတဲ့ဆင်းရဲတဲ့ချမ်းသာတဲ့တင်ညာကလိမ့်တယ်တင်ညာလိမ့်မှသိပြီသခိုးသိတာပဲတခါလေဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ငါအတိတ်ကလာတော့မသိခဲ့လို့ဒီဝေဒနာဘောကနေပြီးတော့သေဂာနိဆဲဆဲဒီဝေဒနာကနေပြီးတော့ငါအပယ်လေးပါဆင်းပြီးတော့အဲလေးပဲထောက်ပြီးတော့မို့ကြောက်ခိုင်းရတော့ခွေးတို့ဝဲတို့နွားတို့ကြက်တို့ရေတဲ့ငါးတွေဖြစ်နေရပါလားလို့သိတော့တာပဲတခါတည်းဒုက္ခသစ္စာကြီးဒီဘောမှာသစ္စာလေးပါမြင်တာဗျအဲဒီဝေဒနာဘောကနေပြီးတော့အကြောင်းကြောင့်အကျိုးဖြစ်တယ်လို့ဒီတခါတည်းသိတော့တာဘာကြောင့်လဲတဲ့အကြောင်းအတရားနာအကြောင်းကြောင့်ရုပ်အကျိုးဖြစ်တယ်ဆိုတဲ့သိတော့တာပဲအကြောင်းတရားအကျိုးတရားအဲခန္ဓာ၅ပါးပေါ်ကနေပြီးနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးကာလသုံးပါးဒီလိုမြင်သွားတာပဲအဲဒီလိုမြင်သွားတော့တခါတည်းအတိတ်ယုတ်နာပြစ္ဆုတ်ပါယုတ်နာအနာဂတ်ယုတ်နာတခါတည်းအကုန်သိတော့တာတဘောကလုံးအကုန်သိတော့တာစိတ်စိတ်ဒီလိုသိလိုက်တဲ့ဒီပိုင်းနဲ့ထဲတဲ့ခန္ဓာ၅ပါးပေါ်ကနေပြီးအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်လာတယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ခန္ဓာ၅ပါးလွတ်သွားဗဟိတာကြာပြန်တော့လေဟောဘယ်လိုမြင်လာတယ်မျက်စိနဲ့အစင်းနဲ့ပေါက်ဆောင်လိုက်တဲ့အချိန်ကအော်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါပဲသိတော့အသာနဲ့နားနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါပဲသိတော့နှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လျှာနဲ့ရာသနဲ့စားလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်မနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဆိုတော့ဟောကာလသုံးပါးလွတ်မြောက်သွားခန္ဓာ၅ပါးလည်းလွတ်မြောက်သွားတယ်ခန္ဓာ၅ပါးလွတ်တယ်ဒါကြောင့်မလို့အရိယသူတော်ကောင်းများဟာအတိတ်ကာလပြစ္ဆုတ်ပံကာလအနာဂတ်ကာလအတိတ်ယုံနာပြစ္ဆုတ်ပံယုံနာအနာဂတ်ယုံနာယုံနာပြောတာကဘာလဲအတိတ်ခန္ဓာပြစ္ဆုတ်ပံခန္ဓာအနာဂတ်ခန္ဓာခန္ဓာ၅ပါးအဲအတိတ်တန်ရောစဉ်ပြစ္ဆုတ်ပံတန်ရောစဉ်အနာဂတ်တန်ရောစဉ်တန်ရောစဉ်၃ပါးအဲ့ဒီတန်ရောစဉ်၃ပါးခန္ဓာ၅ပါးလွတ်မြောက်သွားလို့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့အတိတ်တန်ရောစဉ်နဲ့ပယ်ပြီးသားပြစ္ဆုတ်ပံတန်ရောစဉ်နဲ့ပယ်ပြီးသားအနာဂတ်တန်ရောစင်နဲ့ပယ်ပြီးသားအတိတ်ခန္ဓာပြစ္ဆုတ်ပံခန္ဓာအနာဂတ်ခန္ဓာလည်းလွတ်မြောက်သွားတယ်အတိတ်ကာလပြစ္ဆုတ်ပံကာလအနာဂတ်ကာလလည်းကာလသုံးပါးလည်းလွတ်မြောက်သွားတယ်အဲ့ဒါမှဘာလဲတဲ့လွတ်မြောက်သွားတဲ့ခန္ဓာ၅ပါးလွတ်သွားတဲ့စိတ်ကလေးကဘာလဲတဲ့ဝိမုတ်တိစိတ်အဲ့ဒီစိတ်မှနိဗ္ဗာန်ကိုခေါ်တယ်မေ့နေတဲ့တရားမျိုးမဟုတ်ဘူးမေ့နေရင်တော့မောဟအဲဒီလိုမဲ့ပညာဖို့ပညာဒီလိုသိမှမမေ့နေတာဒီပေါ်နှုံးတော့ပါဗျာအဲ့ဒီတော့တရားဓမ္မများလည်းကျင့်တဲ့ယောဂီတွေမမေ့ကြနဲ့မေ့လို့ရှိရင်တော့မောဟပဲသေတာနည်းစက်တဲ့နတ်ပြေသွားရင်ဘယ်စိတ်နဲ့သွားမလဲမြမ20သွားရင်ဘယ်စိတ်နဲ့သွားမလဲနိဗ္ဗာန်သွားတာလည်းစိတ်ပဲမြမသွားတာလည်းစိတ်ပဲနတ်ပြေသွားတာလည်းစိတ်ပဲလူပြေသွားတာလည်းစိတ်ပဲစိတ်ပဲအသိနဲ့ကြီးပဲအသိဆိုတာဘာလဲအသိတလုံးအမြတ်ဆုံးတယ်ဗျာဟောအဲ့ဒါဘာလဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒီလိုသိတာတလောကတလုံးဘာရှိတော့လဲတဲ့မျက်စိကလည်းအယုံမှမှုကိလေသာမရှိတော့ဘူးအတိတ်ယုံမှခြင်းပြစ္ဆုတ်ပါယုံမှခြင်းအနာဂတ်ယုံမှခြင်းအတိတ်တန်ရောစဉ်ပြစ္ဆုတ်ပါတန်ရောစဉ်အနာဂတ်တန်ရောစဉ်ဘာကြောင့်အတိတ်တန်ရောစဉ်ပြစ္ဆုတ်ပါတန်ရောစဉ်အနာဂတ်တန်ရောစဉ်ဘာကြောင့်လွတ်တယ်လဲလို့ဆိုတော့အကြောင်းအလျော်စွာတက်ခိုက်တိုင်းတက်ခိုက်တိုင်းတကား6ပေါက်ကအာယုံ6ပါးနဲ့တက်ခိုက်တိုင်းတက်ခိုက်တိုင်းအရှင်းပေါ်မှာလဲ မြင်လိုက်တဲ့အချိန်ခါမှာမိမမမြင်ယောက်ျားမမြင်ဘူးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အသံပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အနံပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ရသားဤရုပ်ပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အတွေ့ရုပ်ပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ဓမ္မရုပ်ပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ဆိုတော့ပြစ်စုံပန်တဲ့တယ်လေဧကောဓမ္မတခုဒီနေ့ဖြစ်ဘုရားဟောထားတာဧကောဓမ္မတဲ့ဘာကိုဧကောဓမ္မလဲဧကောဓမ္မဆိုတာတခုဒီနေ့အဲအဲ့ဒီလိုအေကောဓမ္မတခုတည်းတဲ့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးတယ်ချုပ်တယ်ဆိုတော့မျက်စိဘောက်ကအစင်းပေါ်မှာယာကဒေါသမောဟဆိုတဲ့အပယ်လေးပါးဆင်းတဲ့ပိတ္တာရယ်ငရဲရယ်တိရိစ္ဆာန်ရယ်ဖြစ်ပါအောင်မလားဒါကြောင့်မလို့ငါအပယ်လေးပါးလွတ်ပြီလို့သိတာအပယ်တကားငါပိတ်ပြီလို့သိတာမျက်စိဘောက်ကနေပြီးအပယ်တကားငါလွတ်သွားပြီမျက်စိဘောက်ကအစင်းပေါ်ကနေပြီးငါတိရိစ္ဆာန်မဖြစ်တော့ဘူးငရဲမခံရတော့ဘူးပိတ္တာမဖြစ်တော့ဘူးလို့အဲ့ဒီလိုအကြောင်းအကျိုးမြင်ပြီးတော့အကြောင်းသမှုတရားအကျိုးယုံနာဒုက္ခသစ္စာကြီးကိုမြင်လို့အကြောင်းသမှုတရားသိညာကိုပယ်လိုက်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့သိလိုက်တော့အဲ့ဒါလွတ်သွားပြီခန္ဓာ၅ပါးလွတ်သွားပြီအဲ့ဒါပါလေတဲ့သောတာပန်သောတာပန်သောတာပန်သောတာပန်သိသိမဟုတ်ဘူးဗျာအကြောင်းအကျိုးပြတ်တဲ့သောတာပန်ကြီးအဲ့ဒီအကြောင်းအကျိုးပြတ်တဲ့သောတာပန်ကြီးဟာဒါကြောင့်မလို့အကြောင်းအကျိုးပြတ်တဲ့အဓိပတိမဟာသောတာပန်ကြီးဆိုတာအဲ့ဒါအကြောင်းအကျိုးဓာတ်သဘောတွေလည်းမြင်လာတယ်ဓာတ်ဤသဘောလည်းမြင်လာတယ်ခန္ဓာဤသဘောလည်းမြင်လာတယ်အကြောင်းအကျိုးကိုတခါတည်းကိုနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးအကြောင်းအကျိုးကိုတခါတည်းမြင်တော့တာအဲ့ဒီတော့မှအစ္ဆတတဏ္ဍာကပြစ်လိုက်တဲ့ဥစ္စာနာအကြောင်းရုပ်အကျိုးနာအကြောင်းရုပ်အကျိုးဆိုတာအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်မဟာဘုတ်တကြီးလေးပါကဘောကနေပြီးနာအကြောင်းရုပ်အကျိုးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဗဟိတကနေပြီးရုပ်အကြောင်းခံပြီးမှနာကအကျိုးတို့ခံစားတယ်ရုပ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အဲ့ဒါရုပ်အကြောင်းခံပြီးမှနာကခံစားတာအဲ့ဒါကဘာလဲတဲ့ရုပ်နာအစ္ဆတတဏ္ဍာကမဟာဘုတ်တကြီးလေးပါဖောက်ပြန်နေတဲ့နာကဝေဒနာခံစားနေတာနာကအကြောင်းရုပ်ကဖောက်ပြန်နေတဲ့သဘောကအကျိုးအဲ့ဒါကနာယုတ်ဗဟိတမှာခံစားနေတဲ့ဥစ္စာရုပ်ရုပ်ချင်းထိကြိုက်ပြီးမှနာကသိလိုက်တဲ့ဥစ္စာပါရုပ်ကအကြောင်းခံပြီးတော့နာကခံစားတာရုပ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးလားချုပ်တယ်ဒါမှရှိတော့လွတ်သွားရောခန္ဓာ၅ပါးဖြစ်တော့ယာကခန္ဓာဒေါသခန္ဓာမောဟခန္ဓာအပယ်လေးပါသွားတဲ့ခန္ဓာတွေမျိုးချုပ်ကုန်အဲ့ဒါကြောင့်မလို့မဟာသောတာပန်ကြီးများဟာယာကစိတ်ဒေါသစိတ်မရှိတော့ဘူးအစင်းပေါ်မှာဒုက္ခဒုက္ခလည်းဒီမှာလွတ်ထွက်သွားတယ်ခန္ဓာ၅ပါးလွတ်သွားတယ်အဲခန္ဓာငါးပါးလွတ်တာအဲ့ဒါပါလေတဲ့နံပြက်ပဲရှိသေးတယ်အထင်ညာအထင်ညာကနေပြီးတော့တက္ကရာမများအခုမဟာသောတာပန်ကြီးများဟာဖြင့်မျက်စိကနေပြီးတော့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ကာယသတိပ္ပံကာယနှုတ်ပဒနာဖြစ်သမထဝိပဒနာသမာဓိနဲ့ပညာတဲ့အဲသမာဓိပညာဆိုတော့ပါလေတဲ့နံတရားဟာဖြင့်စိတ်ကလေးဟာမပြောင်းမလွှဲတော့ဘူးအေကောဓမောတခုတည်းတဲ့တည်နေတာဘယ်လိုတည်နေသလဲတဲ့ကာယသတိပ္ပံကာယ ानु ပါဒနာသမထနဲ့ဝိပဿနာသမာဓိပညာတဲ့သမာဓိပညာဆိုတာအဆုံးပေါ့လေအဲ့တော့မျက်စိနဲ့အကြောင်းအရာဆိုတာဓာတ်ကြီးလေးပါပေါ်မှာလဲအကြောင်းတရားအကျိုးတရားဆိုတော့တင်းလာတယ်တောင်းလာတယ်မဟာဘုဒ္ဓကြီးလေးပါဖောက်ပြန်လဲတယ်အကြောင်းအကျိုးဖြစ်လာတယ်လို့အကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာကဝိဇ္ဇာပညာဓာတ်ကြီးလေးပါပေါ်မှာလဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒီလိုသိအာယုံကအာယုံ6နဲ့တိုက်ခိုက်လိုက်တဲ့အချိန်ခါအစစ်တစ်ခုပေါ်လာတဲ့မျက်စိနဲ့တိုက်ခိုက်လိုက်တဲ့အချိန်ခါအကြောင်းအကျိုးဖြစ်လာတယ်လို့သိလိုက်တာကသမာဓိ။နာလေးမပြောင်းမလွှဲတော့ဘူးတခုတည်းတဲ့အေကောဓမ္မတခုတည်းတဲ့တည်နေ။အကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိ။အကြောင်းအကျိုးချုပ်တယ်လို့သိလိုက်တာကဝိဇ္ဇာပညာ။နားနဲ့အသာနဲ့ကြားလိုက်တဲ့အချိန်ခါအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိ။အကြောင်းအကျိုးချုပ်တဲ့သဘောလေးသိလိုက်တာကဝိဇ္ဇာပညာ။နှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာကသမာဓိစိတ်ကလေးမပြောင်းတော့ဘူးဒါတခုတည်းအေကောဓမောအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာကဝိဇ္ဇာပညာလျှာနဲ့ရတာနဲ့စလိုက်တဲ့ကအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာဝိဇ္ဇာပညာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာဝိဇ္ဇာပညာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာဝိဇ္ဇာပညာသမာဓိပညာတက္ကချောက်ပေါက်ကအာယုံ6ပါးကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထဝိပါဒနာသမာဓိပညာပြည့်စုံသွားမျက်စိပေါက်ကလည်းအစင်းပေါ်မှာသီလသမာဓိပညာပြည့်စုံသွားပြီအသံပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီအနံ့ပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီရာသာဤရုပ်ပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီအတွေ့ရုပ်ပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီဓမ္မရုပ်ပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီအဲ့ဒါမှသောတာပန်ခေါ်တယ်သီလသမာဓိသီလလုံသွားပြီသမာဓိတည်ကြည်ပြီပညာဖြစ်ပြီအဲ့ဒါမှအရိသီလခေါ်တယ်အရိယသီလခေါ်တယ် မနေ့ငါးပါးညာငါးပါးအော်ခဲ့ခိုးနေတဲ့ဥစ္စာအဲ့ဒါဓမ္မတာခေါ်တယ်အဲတန်ဃာတော်အရှင်မြတ်မြတ်ကြီးနိစ္စကိတဝါဒိတဝိသုကဒါသနာမာလာကန္တဝိလိပနဓာရဏမာနနာဝိပုရဏဌာနဝေရမဏိသိခာပရံသမารိယာမိလို့ဒီလိုသွားပြီးတော့ခံယူလိုက်တဲ့ဥစ္စာအဲ့ဒါဓမ္မတာခေါ်တယ်အဲ့ဒါကနိဗ္ဗာန်ဘယ်တော့မှမရဘူးအဲအဋ္ဌိသီလဆိုတဲ့အဋ္ဌိစိတ်တဆိုတဲ့ဥစ္စာကအဲဒါကနိဗ္ဗာန်ရတယ်ဘာကြောင့်လဲတဲ့သီလသမารိပညာအဲ့ဒါကမှအဲလောကုတ္တရာသီလခေါ်တယ်အဲ့ဒါမှနိဗ္ဗာန်ရတယ်ဗျာအဲ့ဒီလိုသီလလုံးမှနိဗ္ဗာန်ရမှာအဲ့ဒါပါလေတဲ့အဲ့ဒီလိုဆိုတာမဟာသောတာပန်ကြီးခေါ်တယ်အဲမဟာသောတာပန်ဆိုတာကအထင်ညာဏံပြက်ဘာကြောင့်လဲတဲ့တကား6ပေါက်ကအာယုံ6ပါးခါပြက်စိတ်တသင်္ခါရတွေ6ကုန်မိမမမြင်ယောက်ျားမမြင်ဘူးဒါတွေမရှိတော့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးနားပေါက်ကလည်းစိတ်တသင်္ခါရတွေ6နှာခေါင်းကလည်းစိတ်တသင်္ခါရတွေ6စိတ်တွေမဖြစ်တော့ဘူးမဖောက်ပြန်တော့ရတာရုပ်ပေါ်မှာလည်းစိတ်တသင်္ခါရတွေ6အတွေ့ရုပ်ပေါ်မှာလည်းစိတ်တသင်္ခါရတွေ6တယ်ဓမ္မရုပ်ပေါ်မှာလည်းစိတ်တသင်္ခါရတွေ6အကုန်လုံး6ကုန်ပြီဘာကြောင့်6တလဲတဲ့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုး6တယ်လို့ဒါတခုတည်းဖြစ်နေလို့ဒါကြောင့်မလို့ဖြစ်ပြက်နံဖြစ်ပြက်ဆုံးသွားနံဖြစ်ပြက်စေသိသိတွေဆုံးသွားအဲ့ဒါမှသောတာပန်လို့ခေါ်တယ်အဲဘယ်တော့မှအပေမစင်းတော့ဘူးငါအပေလွတ်ပြီလို့အဲ့ဒါအထင်ညာသောတာပန်ပယ်ဖို့ပယ်နည်းဘာပယ်လဲတဲ့အကြောင်းတင်ညာကိုပယ်လိုက်တာအကြောင်းတင်ညာပယ်လိုက်တော့အကျိုးတရားတွေဖြစ်တဲ့ယာကစိတ်ဒေါသစိတ်သင်္ခါရတဲ့ခန္ဓာတွေမဖြစ်တော့ဘူးအချုပ်ကုန်အဲ့ဒါပါလေတဲ့သောတာပန်ပယ်တဲ့ပညာကဘယ်ပညာပယ်လဲတဲ့ခေါ်သမုတ်ထားတဲ့မိစ္ဆာဒိဋ္ဌိအမှားမှားအယူမှားအစွဲမှားမရှိတဲ့ဟာကြီးကိုမရှိပညာကြီးကိုပယ်လိုက်တယ်မိမယောက်ျားငါနာတယ်ငါကြိုက်တယ်ငါထုံတယ်ခွေးသံဝက်သံဘဲသံကြက်သံဒါတွေမရှိတော့ဘူးပယ်လိုက်ပြီမရှိပညာကိုပယ်လိုက်တယ်ရှိတဲ့ ਪਰ မတ္ထသဘာဝကိုအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒါတခုတည်းပဲရှိတော့ပယ်လိုက်ရတယ်အဲသောတာပန်ဖြစ်သွားပြီစိတ်ဒီစိတ်ဒီပြောတာဥပဒေကျင့်လာတာပြောတာနော်အဲပြာယာကျုပ်ပါများတော့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်သမာဓိရတယ်ကောင်းလားကောင်းလာတဲ့အချိန်ခါကျတော့တက္ကရာကမှာပြအဲဘယ်လိုမြင်လာတဲ့စိတ်အမြင်သဘောအမြင်မနှောအမြင်မြင်လာမျက်စိကြီးမှိတ်ထားတာပဲမျက်စိကြီးမှိတ်ထားလိုက်တဲ့အချိန်ခါကျတော့ဒိဋ္ဌိသတ်တဲ့တဏှာသတ်တဲ့ဒိဋ္ဌိကဘယ်မှာသတ်လဲမဟာဘုတ်တက်ကြီးလေးပါရုပ်ဝေဒနာပေါ်မှာတော့ဒိဋ္ဌိပြုတ်သွားပြီအယူမအမှမှပြုတ်သွားပြီကိလေသာနှစ်ပါးသတ်လိုက်သေသွားပြီအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့သိသွားပြီဒိဋ္ဌိပြုတ်သွားပြီအယူမအမှမှလည်းမရှိတော့အဲတခါတဆင့်ကူးရအောင်ဆိုရနံပြက်ကနေပြီးတော့တခါဘယ်ကူးမလဲနံပြက်တဲ့ရုပ်ပြက်တဲ့ဘုရားဟောတာနံပြက်ကနေပြီးရုပ်ပြက်ကူးကြအောင်ဆိုရသောတာပန်များသမာဓိကနှစ်ကြာသားလောက်ရှိနှစ်ကြာသားလောက်ကသမာဓိကကောင်းလိုက်တော့တလောကလုံးမှာဘယ်လိုဖြစ်လာတဲ့သမာဓိအချိန်စိတ်ကလေးကတခုတည်းတည်းဖြစ်နေတော့သမာဓိကောင်းတော့စိတ်ကလေးကတင်းငိမ့်လာတော့စိတ်ကလေးမနောစိတ်ကလေးကနေပြီးတပြက်ပြက်ကြီးထွက်လာစိတ်ထဲကကြီးထွက်လာတလောကတလုံးကအကြည့်တကြီးထုံးပြတယ်ထုံးပြလိုက်တဲ့တပြိုင်တည်းထဲတဲ့ခန္ဓာကိုယ်ကြီးဟာကိုတခါတည်းမှန်နဲ့မြင်ရတော့မြင်လာဘယ်လိုမြင်ရလဲကိုယ်ခန္ဓာကိုယ်ကြီးကိုကြည့်လိုက်တယ်အာကြည့်တွေ့ဘယ်လိုမြင်လာလဲနံပြက်ကနေပြီးတော့ကပရိမျက်စိဖွင့်ကြည့်တယ်လို့သမာဓိအရင်ယောက်ျားကြီးကထုံးပြတယ်ထုံးပြလိုက်တော့ခန္ဓာကိုယ်ကြီးကိုတခါတည်းကိုအခရိချထားတာတော့မြင်ရတော့ခန္ဓာကိုယ်ကြီးကိုငယ်တဲ့ကသမင်ပင်ပင်ပူပေါက်တာမြင်ရတယ်ကြောကုန်းမှာမှွင်းငင်းလေးတွေပင်ပင်ပူပေါက်တာလည်းမြင်ရမျက်စိမှိတ်ထားပြီတဲ့အဲ့ဒီခန္ဓာကိုယ်ကြီးကိုယ်ယုတ်ကြီးကိုမှန်နဲ့မြင်ရတယ်လို့တခါတည်းကပရိမျက်စိဖွင့်ကြည့်တယ်လို့သဘောအမြင်မနှောအမြင်စိတ်အမြင်မြင်ရတော့ဘယ်လိုမြင်ရလဲတဲ့ကြည့်လိုက်တဲ့အချိန်မှာကိုယ်ခန္ဓာကိုယ်ကြီးကဘယ်လိုမြင်လာတဲ့ရင်မြုပ်ရေဆိုင်ခဲကြီးကိုဆူပွက်ပြီးတဲ့တခါတည်းပေါ်လာတာခန္ဓာကိုယ်ကြီးကအသုဘကြီးပေါ်လာမြင်လာပြီမြင်လာတဲ့အချိန်ကအော်ခန္ဓာကိုယ်ကြီးကအမလီစီကျဲအိုးကြီးများဆူတက်တယ်လို့ပါလားရင်မြုပ်ရေဆိုင်ခဲကြီးလို့ဆူပွက်လာပါလားဒီလိုသိလားသိလားပြီနံပြက်ကိုချိန်နှင်းလိုက်ပြီရုပ်ပြက်ကိုသွားပြီးနံလေးညှော့ပြန်ရုပ်ပြက်ကိုပြီးတဏှာသတ်ပြီဒိဋ္ဌိသတ်တဲ့တဏှာသတ်တဲ့ဒိဋ္ဌိကဘယ်လိုသတ်သွားဖို့တဏှာသတ်သွားဖို့အဲ့ဒီဟာဒီလိုသိပါမှတရားပြရင်ဒီလိုဒိဋ္ဌိသတ်ကဘယ်လိုတဏှာသတ်ကဘယ်လိုဒီလိုမှမသိလို့ရှိရင်ဘယ်လိုလုပ်ပါတဏှာဘယ်မှာသတ်တယ်လဲဒိဋ္ဌိဘယ်မှာသတ်တယ်လဲဒီလိုစိတ်တွေကိုသိပါမှဒီလိုစိတ်တွေမှမသိလို့ရှိရင်တရားဘယ်တော့မှမရဘူးလားမဘာကြောင့်လဲတဲ့တဏှာသတ်ကဘယ်ကိုသတ်တယ်လဲဒိဋ္ဌိသတ်ကဘယ်လိုလဲအခုတဏှာသတ်ကိုကူးပြီကပရိမျက်စိဖွင့်ကြည့်တယ်လို့တခါတည်းကိုအလင်းအောင်တက်ကြီးကထွန်ပြတယ်စိတ်အကြည့်သဘောကမနှောအကြည့်ထွက်ကြည့်တာစိတ်ထဲကကြည်တာသမာဓိကကောင်းတာကိုအေးကောဓမောတခုတည်းတဲ့စိတ်ကလေးမပြောင်းမလွှဲဘူးဒီစိတ်ကလေးကတခုတည်းတဲ့ဖြစ်နေတော့ဒီပေါ်မှာလည်းပဲပါလေတဲ့တည်ကြည်မှုစိတ်ကလေးကတည်ကြည်နေတော့ညာကဒေါသမောဟဒီစိတ်တွေမရှိတော့အဲ့ဒီစိတ်တွေမရှိတော့နံကလေးကအနံ့ကြည်လင်တောက်ပါတယ်ကြည်လိုက်တဲ့ခန္ဓာကိုယ်ကြည်လိုက်တဲ့ထိန်ထိန်ကျဲနေတာစိတ်အကြည်ဟိုသဘောအကြည်မနှောအကြည်စိတ်အကြည်အဲ့လိုမြင်ရတော့မြင်လိုက်တဲ့အချိန်ကခန္ဓာကိုယ်ကြီးကရေမြုပ်ရေဆိုင်ခဲကြီးကိုစူပွက်တာမြင်တယ်ဒီရေမြုပ်ရေဆိုင်ခဲကြီးစူပွက်တာမြင်ပြီးချုပ်သွားပြီဘယ်လိုပေါ်လာလဲ ဆယ်ရက်ဆယ်ငါးရက်ထားတဲ့မသားကြီးလို့ခန္ဓာကိုယ်ကြီးကမှန်နေကိုမြင်ရတယ်လို့ကိုယ်ခန္ဓာကိုယ်ကြီးမျက်ခွက်ကြီးကလည်းသဘောတော့ကြည့်တယ်ရှာကြီးတွေထွက်ဘယ်ကြီးတွေဟောင်းတော့ဦးတွေအသေးတွေအာအတိုင်းသာမြင်ရတော့အဲ့ဒီလိုမြင်လာတော့ဟာဘယ်မှာတော့ကိုယ်ခန္ဓာကိုယ်ကြည့်တယ်ဘယ်မှာတော့အောင်ထောင်းငါအတိတ်ကတော့ငါကိုငါချောတယ်ထင်းတယ်အောင်ထောင်းရဲ့လို့ငါထင်းတယ်ဘယ်မှာတော့အာသူပါယူပါလားအပုံကြီးပါလားအဲဒါကြီးမြင်ရပြီရေမြုပ်ရေဆိုင်ခဲကြီးလို့စူပွက်ပြီးချုပ်သွားဆယ်ရက်ဆငါးရက်ထားတဲ့မသားကြီးလို့လည်းပုတ်ပွားပြီးတခါတည်းဦးဒီအသေးဒီတခါတည်းအတွင်းထဲကနေပြီးလောက်တီးထွားပွားနဲ့တခါတည်းပိုးလောက်တီးစားပြီးတခါတည်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်စားတော့ပြီးခန္ဓာကိုယ်ကြီးဒီလိုမြင်နေရမှန်နဲ့မြင်ရတယ်လို့ကိုယ်ခန္ဓာကိုယ်ကြီးကိုမြင်နေရကိုယ်ခန္ဓာကိုယ်ကြီးကိုမြင်နေရတော့မိဘများလွှတ်လိုက်တယ်လို့ဒီစောတတ်တီတခါတည်းလောင်ကျွမ်းလာတာပဲတခါတည်းတောင်ကြီးမြမီးလောင်လာလို့မိဘများလွှတ်တယ်လို့ဖောဖောဖောဖောဖောဖောဖောလောင်ကျွမ်းပြီးတော့ခါဖောဖောဖောဖောဖောဖောနဲ့အသာနေပါကြတယ်ခန္ဓာကိုယ်ကြီးလောင်ကျွမ်းနေတယ်အဲ့ဒီတော့ပိုးလောက်တည်းဘုရားဟောတာတယ်ပိုးမျိုး80စားတော့နေတယ်ခန္ဓာကိုယ်တခါတည်းပိုးလောက်တည်းစားနေရတာအချစရာမရှိဘူးခန္ဓာကိုယ်တစ်ခုလုံးပိုးကြည့်ပဲအေးအဲ့ကြတော့ဩခန္ဓာကိုယ်ကြီးဟာပိုးကောင်တို့တရားဌာနကြီးပါလားဘယ်မှာတော့အောင်ထုံးရလို့လည်းမရှိလက်ရဲလည်းမရှိကိုယ်ရဲလို့မရှိငါလည်းဘယ်ကလားလဲငါလည်းမရှိခန္ဓာကိုယ်ကြီးကပိုးကောင်းတို့တရားဌာနကြီးပါလားပိုးကောင်းတို့တရားဌာနပိုးကောင်းတို့ဩကာသလောကကြီးပိုးကောင်းတို့သင်္ချိုင်းကြီးပါလားသတိပြီဒီမှာပိုးကောင်းတို့တရားဌာနကြီးပါလားလို့ပိုးမျိုး80စားတော့နေတာကပ္ပရိမျက်စိနဲ့ဖွင့်ကြည့်တယ်လို့စိတ်အမြင်သဘောအမြင်မနှောအမြင်ဒါတွေမြင်နေပါလေဗျာတဏှာသပြီအဲ့ဒါတဏှာသခေါ်တယ်ဟဲ့အဲ့တော့စိတ်အမြင်မြင်လာတော့ခန္ဓာကိုယ်ကြီးကရေမြုပ်ရေဆိုင်ခဲကြီးလို့သူပွက်လာတယ်အနာဆွေးအနာဟောင်းမြလို့ပို့လောက်တီတဖြစ်ဖြစ်စားတော့တာလည်းမြင်ရတယ်ဆယ်ရက်ဆယ်ငါးရက်ထားတဲ့မသားကြီးလို့ပုတ်ပွားပြီးတော့တခါမကြည့်ဝင်မနာသားကြီးကိုတခါတည်းကိုမြင်နေရအယိုးစုကြီးလည်းမြင်နေရအယိုးစုကြီးဖြစ်သွားလိုက်ပုတ်ပွားလာလိုက်ရေမြုပ်ရေဆိုင်ခဲကြီးသူပွက်လာလိုက်လောက်တဖွားဖွားကြာတယ်ပို့လောက်တီစားနေတာမြင်လိုက်ခန္ဓာကိုယ်ကြီးကိုရစရာမရှိရစရာမရှိတော့မှအဲ့တော့မှတလောကလုံးကြည့်လိုက်ဖယားဟောတာဘလဘွားဆိုလားဘလဝါဆိုလားမသိပါဘူးဗျာစာတွေကသူများပြောတယ်ပြောတာရှိဘလဘွားဝိပဿနာတဲ့ကိုယ်ခန္ဓာကိုယ်ကြီးရုပ်ပြကြည့်မြင်တော့အတုပပြကြည့်ကိုမြင်လာတော့အဆင်းပြကြည့်ကိုမြင်တော့တလောကလုံးရှောက်ပြီးကြည့်လိုက်တဲ့ဓမ္မတွေလည်းကြည့်လိုက်တဲ့ရစရာမရှိတော့ဓမ္မတွေကြည့်လိုက်ပြန်တော့အသေးတွေနှလုံးတွေကြည့်ကျင်နေဆိုတော့တခါတည်းမြင်နေတော့တာဓမ္မတွေကြည့်လိုက်ပြန်တော့ချောတာလှတာကိုမမြင်တော့ဘူးမြင်လိုက်တဲ့ဥစ္စာဓမ္မမြင်တော့ကြောက်ပြီပြောအဲမြက်ခွက်ကြီးလည်းသဘောလောက်ကြည့်နေတခါတည်းကာကာကာကာကာနဲ့ယွန်စရာကြီးဆက်ဆုံကြတယ်အဲ့ဒီရုပ်ကြီးကိုမမြင်တော့အဲ့အဲ့ဒီရုပ်ပြက်ကြီးမြင်မှကြောက်တော့ကြောက်တာအားကြီးကြောက်တယ်အဲအဲ့ဒီတော့ကိုယ်ခန္ဓာကိုယ်လည်းဒီမှာမကြည့်ဝင်မနာသာကြီးနေမေးရညမေးရဖြစ်လာနေလည်းမေးရတော့ညလည်းမေးရမိတ်ထားလည်းတခါတည်းပိုးမြင်ရတယ်ဖွင့်ထားလည်းမြင်နေရမှန်နဲ့မြင်ရတော့မြင်တော့ကိုယ်ခန္ဓာကိုယ်ကြီးဆက်ဆုံတယ်ယွန်လာတယ်မကြည့်ရင်လည်းစိတ်ဒေါသစိတ်ဖြစ်သွားတာဝင်မျက်စိဘောက်ကနေပြီးတော့ဝေဒနာဖြစ်သွားတာအဲဒါကြီးဟာအဲ့ဒီလိုကြည့်လာတဲ့အချိန်ခါကျတော့ဘယ်လိုဖြစ်လာလဲတဲ့တက္ကသိုလ်ပေါ့အာယုံ6ပါးဟာဖြင့်လိုက်လျှောက်ပြီးတခါတည်းကြည့်လိုက်တယ်ဒလောကဓာတ်လုံးဟာအကုန်ကြည့်လိုက်ဘယ်လိုကြည့်လိုက်တဲ့ဒကမာတွေကြည့်လိုက်တယ်ပုတ်ပွားပြီးတခါတည်းမကြည့်ဝင်မနာသာကြီးဆက်ဆုံစရာယွန်စရာကြီးဖြစ်ဒကာတွေကြည့်လိုက်ပြန်နဲ့ဆက်ဆုံစရာယွန်စရာမကြည့်ဝင်စရာအတုပါကြီးပုံပြဲပြီးတော့တခါတည်းဆရဆန်ငါးရထားတဲ့မသားကြီးလို့အဲ့ဒီလိုမြင်နေရမကြည့်ဝင်ဘူးအဲ့ဒါကြီးတလောကလုံးဟာပြင်ဘယ်ကိုကြိတ်ကြိတ်ရေတွေကြိတ်လိုက်ရပုတ်ပွားပြီးတော့မကြိတ်ဝင်အဆင်းနေပြက်အတုပါအဆင်းနေပြက်မြေကြီးတွေကြိတ်လိုက်ပြန်တော့မကြိတ်ဝင်အဆင်းနေပြက်ရေမြေတောတောင်သမုတ်တရားကြိတ်လိုက်ပြန်အကုန်လုံးမကြိတ်ဝင်ဘူးတခါတည်းတလောကလုံးဟာကိုတခါတည်းမကြိတ်ဝင်ဘူးတခါတည်းတလောကလုံးကိုမျက်စိပေါက်ကနေပြီးတော့ဝေဒနာကိုဖြစ်သွားတာတခါတည်းမကြိတ်ဝင်တဲ့ဒေါသစိတ်တွေဖြစ်ကုန်တာမကြိတ်ကျင်တဲ့စိတ်ဖြစ်သွားတာကာမကိလေသာတော့ခေါင်းပါသွားတယ်မကြိတ်ကျင်တော့တဏှာသကိုအဲစားရက်ကသရဂံများဟာကာမကိလေသာခေါင်းပါတယ်သရဂံအမြင်ဘယ်လိုမြင်တာတို့ဘယ်လိုမြင်လို့ကာမကိလေသာခေါင်းပါတာတို့ဒီလိုမေးလိုက်လို့ဝိပဿနာညာဝိပဿနာစိတ်နဲ့ဒီလိုမေးလိုက်လို့ရှင်စားရက်ကလုံးလည်းချပါတီးပြောလို့မရဘူးရုပ်ပြက်ကဘယ်လိုတဏှာသတ္ထာကဘယ်လိုသတ်တယ်ဒိဋ္ဌိသတ္ထာကဘယ်လိုသတ်တယ်ဒီလိုပြောရဒီလိုသိမှာအကျင့်နယ်ကပြောရမှာအဲ့တော့မျက်စိနဲ့မြင်ရတလောကလုံးဟာဖြင့်မြင်နေတဲ့အချိန်ခါမှာဆယ်ရက်ဆငါးရက်ထားတဲ့မသားကြီးလိုမြင်နေတော့မကြည့်ရင်တဲ့စိတ်တွေဖြစ်ပြီးတော့ဝေဒနာဖြစ်ဒုက္ခဝေဒနာဖြစ်နေတော့ဒေါသစိတ်ဖြစ်ဒီဒေါသစိတ်ဖြစ်နေတာပဲတခါတည်းတလောကလုံးပါဖြစ်ဓာတ်သဘောတွေလည်းဒီပေါ်မြင်တယ် ဘယ်လိုဓာတ်သဘောတွေမြင်အယုစုကြီးတွေပထဝီဓာတ်မာမှုသဘောဖောင်းကားပြီးတော့ပုတ်တဲ့သဘောအာဘောဓာတ်တေဇောဓာတ်တွေလောင်ကျွမ်းနေတဲ့တေဇောဓာတ်ဒီပေါ်လဲဓာတ်သဘောတွေမြင်တာရေမြုပ်ရေဆိုင်ခဲကြီးစူးပွက်ပြီးလှုပ်လှုပ်ရွာရွာနဲ့စူးပွက်နေတာအဝါရောဓာတ်ဓာတ်ဤသဘောတွေလည်းဒီပေါ်မြင်တယ်အဲ့ဒီလိုမြင်ပြီတဲ့မကြည့်ဝင်မှုဓာတ်ကြီးကပုတ်ပုံပြက်ဓာတ်ကြီးကိုမြင်တော့အဲ့ဒီတော့ဘယ်အမြလွတ်သေးသလဲကြောက်စင်းလူဖရာကြီးများလွတ်သေးသလားလို့ဆိုတော့စိတ်ဤတကောကအနံ့ကြီးတယ်နော်ဝိပဿနာညာဆိုတာမခံနိုင်ဘူးဘယ်ဟာမှမခံနိုင်ဘူးဝိပဿနာညာဝိပဿနာစိတ်ဖြစ်နေပြီဆိုလို့ရှိရင်ကြောက်စင်းလူကြီးကြည့်လိုက်ပြန်တော့လဲကြောက်စင်းလူကြီးကဒီမှာမကြည့်ဝင်ဘူးမျက်ခွက်ကြီးကစကားလောက်ကြည့်တဲ့တခါကြောက်စင်းလူကြီးကပုတ်တာရွှေတုံဖရာကြီးကြည့်လိုက်ရွှေတုံဖရာကြီးလည်းပုတ်တာအစင်းနေပြက်ပြီးတော့မကြည့်ဝင်ရွှေတုံဖရာကြီးလည်းမကြည့်ဝင်ကြောက်စင်းလူကြီးလည်းမျက်လုံးကြီးပြူပြီးတခါတည်းမျက်ခွက်ကြီးကသဘောလောက်ကြီးဖြစ်ပြီးတော့မကြည့်ဝင်ဘူးအဲ့ဒီမှာကြောက်တော့အာကြောက်စင်းလူဖရားရယ်ဆိုရင်မရှိပါလားရွှေတုံဖရားရယ်လို့မရှိဘူးတလောကလုံးအတုပါတရားကြီးပါလားအပုပ်အသောကြီးပါလားအပြည့်တရားကြီးပါလားအဲ့ဒီတော့မှသဘောပေါက်ကွာနဲပြညတ်တော့စင်သေးတယ်မစင်သေးဘူးအဲ့ဒီလိုမျက်စိဘောက်ကနေပြီးတော့တလောကတလုံးဟာပြန်အပုပ်အသောကြီးအမြင်တယ်အပုပ်အသောကြီးမြင်တော့ဥပစင်းကနေပြီးတော့ဘယ်နေရာများကိုတကမတော့အကောင်းလေးမြင်လိုက်ဦးမယ်လို့စိတ်ကထင်ရအဲ့တော့ဥပဇင်ကနေပြီးတော့တရားစင်ဘောကနေပြီးတော့ကမာယုတ်ကိုစိတ်အာယုံလေးနဲ့လှမ်းပစ်ကြိတ်တယ်ကမာယုတ်ကဒကမကိုခြံတော်နဲ့အမလဲမကြည့်ဝင်တော့ပေါ့ကြမျက်ခွက်ကြီးကလည်းသဘောတော့ကြည့်နေရရစရာကိုမရှိတော့မကြည့်ဝင်တော့ဒကမကိုတခါတည်းဝေဒနာဖြစ်သွားတာကမာယုတ်ကဒကမကိုကြည့်လိုက်တော့ဝေဒနာဖြစ်သေးလားတဲ့ကရင်တော့ကဒကမကိုကရင်မကိုတခါအာယုံလေးနဲ့ပြန်ကြိတ်တယ်ကရင်မလည်းတခါတည်းကိုသဘောတော့ကြည့်နေမျက်ခွက်ကြီးကရှာကြည့်တစောင်းကိုက်ပြီးတော့အာသွေးလေးပြည်လေးယိုကျပြီးတော့မကြည့်ဝင်တော့ယွန်စရာကြီးဖြစ်အဲ့ဒါကြောင့်မလို့ကာမကိလေသာခေါင်းပါတယ်ဆိုတာဘာကိုမြင်လို့ခေါင်းပါတာလဲတဏှာသတ်ဆိုတာအတုပအသင်းကိုမြင်မှသာလေရုပ်ပြက်ကိုမြင်မှအတုပပြက်ကိုမြင်မှကာမကိလေသာခေါင်းပါပါတယ်ဗျာအဲဒါပညာစင်သေးတယ်မစင်သေးပါဘူးဒါကြောင့်မလို့ဝိပဿနာဉာဏ်ဝိပဿနာစိတ်ဝိပဿနာဉာဏ်ရတဲ့ပုဂ္ဂိုလ်မှန်သမျှကတော့ရုပ်ပြက်ကနာမ်ပြက်ကလေအခုဟောနေတာကရုပ်ပြက်အတုပပြက်အဲ့ဒီအတုပကြီးပြက်ကြီးကိုမြင်ပြီဆိုတလောကလုံးဟာပြက်မကြည့်ဝင်မနာတာကြီးမြင်ပြီအဲ့ဒီရုပ်ပြက်ကြီးမြင်မှအာကြီးကြောက်တော့တာကြောက်ပြီမကြည့်နေလည်းမအေးရညာလည်းမယုတ်လွှဲလို့လည်းမရဘူးဘဲကိုကြည့်ကြည့်တဲ့ဒီအစင်ကြီးရုပ်ကြီးရစ်တခါတဲ့ကိုမစင်ပုံကြီးလို့ပြုတ်ပြက်ပြီးယွန်စရာစက်ဆုံစရာမနှက်သေးစရာအဲ့ဒီအာကြီးကိုမကြည့်ဝင်တော့ဘူးကြောက်လာပြီအမတန်ကြောက်လာပြီကြောက်ပြီအာကြီးကြောက်တော့မှအဲ့တော့မှဒါကြောင့်မလို့ဝိပဿနာညာရလာတဲ့ပုံကိုကြတော့အဲရုပ်ပြက်ကိုမြင်လို့ရှိရင်ပုံပြက်လို့ရှိရင်မစုံမဲ့တော့ဘူးပုံမပြက်လို့ရှိရင်ပြင်ကောင်းတာလေးမြင်လို့ရှိရင်ချောတာလေးမြင်လို့ရှိရင်ပုံမပြက်လို့ရှိရင်စုံမဲ့မယ်ဓာတွဲမယ်နှင်းသေးမယ်ကညင်မယ်ပုံပြက်ပြီဆိုလို့ရှိရင်မစုံမဲ့တော့ဘူးမဓာတွဲတော့ဘူးမကညင်တော့ဘူးကိုယ်ခန္ဓာကိုမဓာတွဲတော့ကိုယ်ခန္ဓာကိုကြောက်တော့ဒကမလည်းကြောက်ပြီကိုယ်ခန္ဓာကိုမလိုချင်တော့ဒကမလည်းမလိုချင်ကိုယ်ခန္ဓာကိုမနှင်းသေးတော့ဒကမခန္ဓာလည်းမနှင်းသေးကိုယ်ခန္ဓာကိုမကြည့်ဝင်တော့ဒကမခန္ဓာလည်းမကြည့်ဝင်ဘယ်ကြည့်ဝင်တော့မလဲပုံပြက်ကြီးပဲဝိပဿနာကြီးအဲ့ဒီလိုမြင်ရတာဝိပဿနာဆိုတာဟိုစာထဲကပြောနေလို့ကတော့မရဘူးခန္ဓာကတကယ်မြင်မှအဲ့ဒီလိုမြင်တော့ဒါကြောင့်မလို့ဒကာဒကမပြဝိပဿနာညာဝိပဿနာစိတ်တရားနှလုံးကျင့်ညာအတုခေါထုတ်တဲ့ပုံကောဟာဖြင့်ဒီလိုမှမပြက်လို့ရှိရင်စုံမဲ့မှာပဲတာတွယ်မှာပဲကန့်ညှိမှာပဲလို့အဲ့ဒီတော့ဒကာဒကမပြဒါအခုပြောနေတာကဘာလဲရုပ်ပြက်သရာကံရုပ်ပြက်ကြီးတလောကလုံးဟာဘလဘဝိပဿနာဖြစ်နေပြီတလောကလုံးဟာဖြစ်နေပြီတဲ့ဘယ်လိုဖြစ်နေလဲတလောကလုံးကရစရာမရှိဘူးရေတခါတည်းကိုပြက်လိုက်တဲ့ဥစ္စာကိုဆက်ဆုပ်စရာယွန်စရာမနှက်သက်စရာမတာတွယ်စရာတခါတည်းကိုမကြည့်စင်စရာဘူးဖြစ်သွားတာအဲ့ဒီရုပ်ပေါ်မှာသိကြောက်တော့တယ်ကြောက်တော့မှအဲ့တော့မှလွတ်ချင်တဲ့စိတ်တွေဖြစ်လာလွတ်အောင်ယုံကျင်တဲ့စိတ်တွေအဲ့ဒီလိုဖြစ်လာတော့အဲ့တော့ဒကာဒကမများအခုတရားကျင့်တဲ့ပုံကိုယ်တွေလည်းရှိကြပါလိမ့်မယ်။တဏှာသတ်တဲ့ဒိဋ္ဌိသတ်တဲ့နာမ်ပြက်တဲ့ရုပ်ပြက်တဲ့ရုပ်ပြက်ကြီးမြင်မှအာကြီးကြောက်တာဗျ။ဒီလိုမှမမြင်လို့ရှိရင်ဖြစ်တာပြက်တာကတော့လူတိုင်းသိတဲ့အသိတွေ။လူတိုင်းမသိတာပဲဖြစ်တာပြက်တာဖြစ်တာပြက်တာနဲ့ဒီလိုပြောကြည့်ပြောလိပြောလိပြောတာကြည့်။ဘယ်လိုဖြစ်တာပြက်တာလဲလို့သဘာဝမေးလိုက်လို့ရှိရင်အဲ့ဒါမသိတော့။အဲ့ဒီတော့ဒီလိုပြက်ကြမယ်ဆိုလို့ရှိရင်ဖြစ်လောကကြီးမှာမစုံမဲ့ပါဘူးလို့။အဲ့ဒီတော့ဒကာဒကာမများဥပမာပြောရမှာပေါ့ဗျာ။ရုပ်ပြက်မြင်တဲ့ပုံကောဟာဖြင့်အမတန်ကြောက်ပါတယ်လို့ဒီရုပ်ကြီးကိုမကြည့်ဝင်မနာတာဝေဒနာမခံစားခြင်းတဲ့စိတ်ကိုဖြစ်ပါတယ်လို့ဒုက္ခဝေဒနာကနေပြီးဒုက္ခဝေဒနာဖြစ်တာလက်ဦးတော့အကောင်းမြင်တော့ဒုက္ခခံစားအခုအကောင်းမမြင်တော့ဒုက္ခဖြစ်နေတယ် ဝေဒနာအစင်းပြည့်ကြီးပြည့်တော့အတုပအစင်းကြီးပြည့်နေတော့မကြည့်ဝင်မနာတာအဲ့ဒီအစင်းကြီးကိုမကြည့်ဝင်တော့ဘူးဒေါသကိုပြည့်မကြည့်ရင်လည်းစိတ်ပြည့်တော့အဲ့ဒါကြောင့်မလို့ဒီအစင်းမြင်တဲ့အချိန်ခါကျတော့အမတန်ကြောက်ပါတယ်လို့အခုတော့ဓမ္မကြီးတွေတရားနှလုံးပြညာအထုတ်တဲ့ယောဂီတွေပါကြပါလိမ့်မယ်ရုပ်ပြက်ကိုမမြင်ကြတော့စုံမဲ့ကြတယ်တာတွဲကြတယ်နှစ်သက်ကြတယ်ရုပ်ပြက်ကိုမြင်ပြီဆိုရင်မစုံမဲ့တော့ဘူးမတာတွဲတော့ဘူးမကညစ်တော့ဘူးအဲ့ဒီတော့ဥပမာလေးပြောမယ်အဲဘယ်လိုဥပမာလဲတဲ့ဥပမာဒကာဒကာမများကြောက်ကုန်တယ်တယောက်တဲ့ကြောက်ကုန်တယ်တယောက်ဟာကြောက်ရောင်းကြောက်ဝဲသွားတယ်ကြောင်ရောက်ကြောက်ဝဲသွားတဲ့အချိန်ခါကျတော့ကြောက်ကုန်တဲ့ဟာခကြီးကလည်းဝေးတော့မျက်စိနဲ့လမ်းမှပြီးတော့တခါတဲ့တောအုပ်တစ်ခုရောက်သွားတောအုပ်တစ်ခုရောက်သွားတော့မျက်စိနဲ့လမ်းမှပြီးတောအုပ်တစ်ခုရောက်သွားတော့ဒီတောကလည်းဘလူးမအုပ်ဆိုးတဲ့တောကြီးဖြစ်ဘလူးမအုပ်ဆိုးတဲ့တောကြီးဖြစ်ဘလူးမအုပ်ဆိုးတဲ့တောကြီးဖြစ်နေတော့ကြောက်ကုန်တဲ့ယောက်ျားကလည်းမျက်စိနဲ့လမ်းမှပြီးတော့မိုးကလည်းချုပ်ခါနေနေနေရာလည်းဝင်သွားလမ်းမှပြီးမျက်စိလည်းပြီးလမ်းမှပြီးတော့တခါတဲ့ဘလုမအုပ်ဆိုးတဲ့တောအုပ်ကြီးတဲ့အဲ့ဒါရွာကြီးထင်မှတ်ပြီးဝင်သွားရွာကြီးထင်မှတ်ပြီးဝင်သွားတော့တာပေါ့လေရွာကြီးထင်မှတ်ပြီးဝင်သွားတော့ဘလုမကလည်းဘလုမအုပ်ဆိုးတဲ့တောကိုဘလုမကလည်းတခါတည်းကြောက်ကုန်တဲ့ယောက်ျားမျက်စိနဲ့လက်မှတ်ပြီးလာတယ်ဆိုတော့တွေ့တာတွေ့တော့အဲ့တော့ဘလုမကရွာကြီးဖြန်ဆင်းလိုက်ရွာကြီးဖြန်ဆင်းပြီးတော့အိမ်ကြီးဖြန်ဆင်းထားတယ်ဘလုမကဘလုမကလည်းအိမ်ကြီးဖြန်ဆင်းတယ်ရွာကြီးလည်းဖြန်ဆင်းထားတယ်เจ้ากုံเเกะก็แลต้อบ่มาติบุยัวจี้ถิ่มมาปี้ดตะคาเเบลุมาอุซ้อเเต้อแลต้อมาบ่ติบุบลุมามาแลบ่ติบุมาติดอยัวถิ่มมาปี้ดตะคาเเม็ดสิเเละมาดอเอ้ดิบลุมาอุซ้อเเยัวผ่านเส้นทาเเยัวจี้เว้นละบ่ยอเเว้นละเเเฉิงคาจ่อเจ้ากုံเเยอกจ้ากะหนีปี้ดตะคาเเบลุมาไอ้เต้เเต้อดาบ่เเต้เเเว้นตั้วเเเฉิงคาจ่อบลุมาโหนึกพ้นนี่บ่าดิเสร็จทาบ่ตูกะเม็ดสิเเละมาตั้วดอအိမ်မြင်တဲ့ကွာ तू ကဒီညတညတဲခုပြီးတော့ तू နေနေတာပေါ့လေမျက်စိလည်းလမ်းမသွားတော့အိမ်ဒီဘလူမကလည်းအိမ်ဒီဖြန်းစင်းတယ်ရွာကြီးဖြန်းစင်းထားတယ်တော်ကြီးကိုအဲ့ဒီတော့ကြောက်ကုန်တဲ့ယောက်ျားကဘလူမကိုမေးတယ်ပြောလိုက်ကျွန်တော်ဗျာကြောက်အောင်ကြောက်ရောင်းကြောက်ဝယ်လာခဲ့ပါတယ်ကြောက်ရောင်းကြောက်ဝယ်လာခဲ့တဲ့ဥစ္စာမျက်စိလည်းလမ်းမကလာခဲ့လို့တညတော့တဲကိုမရစီခင်ဗျာအဲ့လိုကြောက်ကုန်တဲ့ယောက်ျားကဘလူမကိုပြောရတယ်ဘလူမလူရောက်ဖြန်းစင်းထားတာကိုဘလုမကလည်းအဲ့တော့အကြိုက်တွေ့သွားတာပေါ့လေတဲပါရှင်တဲပါလို့ဘလုမကလည်းပြောတယ်တဲပါရှင်ဘလုမကလည်းပြောတော့အဲ့တော့ကြောက်ကုန်တဲ့ယောက်ျားကလည်းမျက်စိနဲ့လမ်းမှပြီးတော့တဲအိမ်တွေ့တော့ကြောက်ကုန်တဲ့ယောက်ျားကလည်းဝင်းသာတာပေါ့လေအဲ့တော့ဝင်းသာတဲ့အချိန်ခါကျတော့ညကျတော့မိကွက်တီပါတီထွန်းတာပေါ့လေမိကွက်တီပါတီထွန်းတော့ကြောက်ကုန်တဲ့ယောက်ျားကဘလုမအိတ်ကဲကိုကြည့်ကြည်စားမိမတယောက်တည်းပဲသူ့လင်ဘယ်များသွားပါလိမ့်မလဲသူ့လင်ကိုရှာဘလူမကလူရောက်ဖြန်းစင်းထားတော့ကြောက်ကုန်တဲ့မျက်စိထဲမှာအနံ့ချောနေတာပေါ့ဗျာအဲ့တော့ချောနေတော့ကြောက်ကုန်တဲ့ယောက်ျားကလည်းဘလူမကိုမေးခမရဗျာခမရခင်မွန်းတဲ့ဘယ်ကိုသွားသလဲဒီလိုကြောက်ကုန်တဲ့ယောက်ျားကဘလူမကိုမေးဘလူမကလည်းအဲ့တော့ပြန်ပြောလိုက်ကျမရှင်အိမ်တော်မရှိပါဘူးကျမလူလွတ်ပါရှင်အဲ့လိုပြောတယ်ဘလူမကလူလွတ်ပါတဲ့ဒီလိုပြောလိုက်ကြောက်ကုန်တဲ့ယောက်ျားကလည်းအဲ့ဒါဘယ်လိုပြန်ပြောလိုက်တယ်လဲဥပမာပြောတာဥပမာပြောတာကလေးတယ်လို့တော့မထင်နဲ့ဥပမာပြောညာလို့အဲ့ဒါကြောက်ကုန်တဲ့ယောက်ျားကလည်းဘယ်လိုပြောပြန်ပြောလိုက်ဘလူမကလည်းကျမလူလွတ်ပါလို့ပြောလိုက်တော့ကြောက်ကုန်တဲ့ယောက်ျားကလည်းဘလူမကိုဘယ်လိုပြန်လဲကျွန်တော်လည်းလူလွတ်ပါဗျာဒီလိုပြောအဲ့ဒီတော့ဘလူမကလည်းလူလော့ကြောက်ကုန်တဲ့ယောက်ျားကလည်းလူလော့လူလူချင်းလူလူချင်းဟာမိဘွက်ထွန်းတော့ဟိုစကားဒီစကားချစ်စကားကြိုက်စကားတွေပါတော့တာပေါ့လေချစ်စကားကြိုက်စကားတွေပါလာတော့ဘလူမကလည်းကြောက်ကုန်တဲ့ယောက်ျားကိုချစ်မြတ်နိုးသွားကြောက်ကုန်တဲ့ယောက်ျားကလည်းဘလူမကိုချစ်မြတ်နိုးသွားကြတာပေါ့လေအဲ့ဒီလိုချစ်ကြကြိုက်ကြတော့သူတို့ဘလူမနဲ့ကြောက်ကုန်တဲ့ယောက်ျားဟာဖြင့်ပေါက်ပဲ့ကြတယ်ပေါက်ပတ်တဲ့အချိန်ခါကျတော့တစ်လကနှစ်လနှစ်လကသုံးလဘလူမကလည်းကြောက်ကုန်တဲ့ယောက်ျားကိုအပြုတ်စုကောင်းတာပေါ့လေကြောက်ကုန်တဲ့ယောက်ျားကိုအပြုတ်စုကောင်းကြောက်ကုန်တဲ့ယောက်ျားကလည်းဘလူမကအပြုတ်စုကောင်းတော့ကြောက်ကုန်တဲ့ယောက်ျားကလည်းဘလူမကိုဘ ဘလုံးမကသူ့ကိုအပြုတ်စုကောင်းတော့ဘလုံးမကိုအမတန်ချစ်မြတ်နိုးတယ်ချစ်တယ်ကြောက်ကုန်တဲ့ယောက်ျားကအဲ့ဒီတော့တလကနှစ်လနှစ်လကသုံးလကြားတဲ့အချိန်ခါကျတော့ကြောက်ကုန်တဲ့ယောက်ျားရဲ့တငယ်ချင်းဝိဇ္ဇာဘုတစ်ယောက်ရှိတယ်ဝိဇ္ဇာဘုတငယ်ချင်းတစ်ယောက်ရှိတော့ဝိဇ္ဇာဘုတငယ်ချင်းကတော့ဩငါတငယ်ချင်းဟာကြောက်ရောင်းကြောက်ဝဲသွားလိုက်တဲ့ဥစ္စာတလကနှစ်လနှစ်လကနေပြီးသုံးလကြာပြီဘယ်များနေပါလိမ့်မလဲလို့ဝိဇ္ဇာဘုတငယ်ချင်းကဝိဇ္ဇာဆိုတဲ့ဇာအပင်ရှင်နေရတာကိုဗျဇာအပင်ရှင်နဲ့ကြည့်လိုက်တဲ့အချိန်ခါကျတော့သူဤကြောက်ကုန်တဲ့ယောက်ျားတငယ်ချင်းသွားပြီးတော့ဘလုမအုပ်ဆိုးတဲ့တော့ဘလုမနဲ့ပေါက်ဖက်နေတဲ့ဟာသွားပြီးတော့တွေ့ပါရောဗျာတွေ့တော့အဲ့ဒီတော့မှဝိဇ္ဇာဘုတငယ်ချင်းကဩငါတငယ်ချင်းကိုချိုးနေပြီငါတငယ်ချင်းဟာကိုချိုးနေပြီပါကြောင့်လဲကြားကြနေလို့ရှိရင်ဖြစ်ငါတငယ်ချင်းဟာဘလို့မအစခါရတော့မှာပါလားဒီလိုကြည့်အလင်းအမြန်ကငါတငယ်ချင်းစီလာငါလိုက်နေဥမာပဲဆိုပြီးတော့ကြောက်ကုန်တဲ့ယောက်ျားကဇာအပင်ရှင်နေနဲ့ဝိဇာဘုတငယ်ချင်းအဲကြောက်ကုန်တဲ့ရှိကိုအလင်းအမြန်ဝိဇာဘုကလိုက်ဇာအပင်ရှင်နဲ့တော့ခဏလေးရောက်သွားတော့ပေါ့လေခဏလေးရောက်သွားတော့ဘလို့မမသိအောင်ကြောက်ကုန်တဲ့ယောက်ျားကိုလက်တော့ခေါ်ပြီးအပြင်မဲ့ထုတ်ထုတ်လာတဲ့အချိန်ခါတော့အဲ့ဒီတော့မှတငယ်ချင်းနှစ်ယောက်စကားပြောကြတယ်။ကြောက်ကုန်တဲ့ယောက်ျားနဲ့ဝိဇ္ဇာဘုနဲ့တငယ်ချင်းနှစ်ယောက်စကားပြောတော့ဝိဇ္ဇာဘုတငယ်ချင်းကကြောက်ကုန်တဲ့ယောက်ျားကိုဘယ်လိုပြောလိုက်။တငယ်ချင်းမင်းတက်ကြပါလားတငယ်ချင်းကဝိဇ္ဇာဘုတငယ်ချင်းတလားကနေပြီးနှစ်လနှစ်လကသုံးလသုံးလကြာလို့မလာနိုင်လို့မင်းတငယ်ချင်းကငါအောက်မိန်တော့ငါလိုက်လာခဲ့တယ်တငယ်ချင်းရဲ့အေးကွာငါတော့မင်းလိုက်လာမယ်ဆိုတာတော့ငါထင်တယ်ကွာတငယ်ချင်းကကြောက်ကုန်တဲ့ယောက်ျားကလည်းငါကတော့တငယ်ချင်းကြီးရုပ်တရက်တော့မလာနိုင်တော့ဘူးတငယ်ချင်းကဘာကြောင့်လဲတငယ်ချင်းငါတော့မိမရနေပြီကွာအေးငါမိမကငါအပြုတ်စုသိကောင်းတာပဲတငယ်ချင်းဟာအေးမိမမင်းအပြုတ်စုကောင်းငါမိမအခုအပြုတ်စုကောင်းတော့ငါတော်တော်နဲ့ရောက်မှာမဟုတ်ဘူးတငယ်ချင်းဟာအေးလာတော့လာမှာပေါ့တငယ်ချင်းဟာအေးတငယ်ချင်းဝိဇ္ဇာဘုရားအဲ့တော့ဘယ်လိုပြောတငယ်ချင်းမင်းငါစကားတခုငါပြောဦးမယ်တငယ်ချင်းပြောတငယ်ချင်းမင်းငါစကားနားထောင်မလားဟာအတိတ်ဟိုတုန်းကလည်းမင်းနဲ့ငါတဲ့ကငါစကားကငါပြောလိုက်တဲ့စကားမင်းကနားထောင်မင်းကပြောလိုက်တဲ့စကားငါကနားထောင်မထောင်မဲနေပါမလားတငယ်ချင်းရာကြောက်ကုန်တယ်ရလေအဲ့တော့ဝိဇ္ဇာဘုတငယ်ချင်းကကြောက်ကုန်တယ်ယောက်ျားကိုတငယ်ချင်းငါပြောမယ်မင်းဒီတငယ်ချင်းမင်းငါပြောတဲ့စကားမင်းနားထောင်နော်မင်းမိမ့်မဟာလူစင်စစ်မဟုတ်ဘူးတငယ်ချင်းဘလူးမကြီးกว่าတငယ်ချင်းဟာတငယ်ချင်းကြီးငါမိမအပြုတ်ဆိုငါမိမလူပါกว่าတငယ်ချင်းကဲတငယ်ချင်းဝိဇ္ဇာဘုရားငါပြောတာမယုံလို့ရှိရင်တငယ်ချင်းမိမမင်းကိုပြန်ပြီးတော့ကြည့်ပြီးတော့တငယ်ချင်းမိမကြည့်လိုက်လို့ရှိရင်မျက်စိကိုကြည့်လိုက်လို့ရှိရင်မျက်ထောက်ကြီးကနေနေတာတွေ့နေမယ်ဖနောက်ကိုအာယုံလေးနဲ့လှမ်းပြီးကြည့်လိုက်တော့ကြည့်လိုက်ဖနောက်ကြီးတိုးနေတာလည်းတွေ့နေမယ်ဝိဇ္ဇာဘုရားတငယ်ချင်းကကြောက်ကုန်တယ်ယောက်ျားကိုအဲ့ဒီလိုမှားပြီးတော့အလင်းအမြန်ကြောက်ကုန်တဲ့ယောက်ျားကဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းတခါတည်းသူမိမပြန်ကြည့်တာပြန်ကြည့်လိုက်တဲ့အချိန်ခါကျတော့ဘလူမကြီးဟာမျက်စိလက်ဥတုံးကတော့သူမိမလူရောက်ဖန်ဆင်းထားတာကိုဘလူမဆိုတာကမျက်ထောက်ကလူရောက်ဖန်ဆင်းပြီးတဲ့မျက်ထောက်ကြီးကနေတယ်အဲ့ဒီတော့သူမိမကြည့်လိုက်တဲ့အချိန်ကမျက်ထောက်နေတာကြီးလည်းတွေ့ဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းမျက်ထောက်နေတာကြီးလည်းတွေ့မြက်ထောက်နေတာကြီးကတွေ့ပြီးတော့တခါတခါဖနောက်တခါပြန်ပြီးကြည့်လိုက်တဲ့အချိန်ခါကျတော့ဖနောက်ကြီးကတိုးနေတာတွေ့ဝိဇ္ဇာဘုတငယ်ချင်းစီတခါတည်းပြန်သွားတဲ့အချိန်ခါကျတော့တငယ်ချင်းကြီးမင်းပြောတာတက်မှန်းနဲ့ကွာမင်းပြောလိုက်တဲ့ဥစ္စာငါမိမငါပြန်ကြည့်တယ်တငယ်ချင်းကငါမိမကြည့်လိုက်တဲ့အချိန်ခါမြက်ထောက်ကြီးကလည်းနေနေတာမှန်းနဲ့ကွာဖနောက်ကြည့်လိုက်ပြန်တော့ဖနောက်ကြီးကတိုးတယ်မှန်းနဲ့ကွာငါမိမအပြုတ်စုကောင်းတယ်ကွာငါမခွဲရနိုင်ဘူးတငယ်ချင်းဟာအေးတငယ်ချင်းမင်းငါပြောတာမင်းမခွဲရနိုင်မင်းတော့ဒုက္ခကိုချိုးနေတော့မင်းငါပြောမယ်တငယ်ချင်းမိမဘလို့မအစစ်ကြီးကွာစိတ်တစားဖန်ဆင်းထားတဲ့ယုတ်ကွာစိတ်ကြောင့်ဖြစ်တဲ့ယုတ်ဒီမိမစိတ်တစားဖန်ဆင်းထားတဲ့ယုတ်လူရောက်ဖန်ဆင်းထားတာကွာမင်းကငါမှားလိုက်မယ်တငယ်ချင်းမင်းပြန်ကြည့်ဦးတငယ်ချင်းမိမဟာလူရောက်ဖန်ဆင်းထားတဲ့ယုတ်ကြီးကွာစိတ်တစားဖန်ဆင်းထားတာအဲ့ဒီမိမကိုဥပတမီလှက်ခေါ်ပြီးတော့နေပူတဲ့အရက်ကိုထွက်ခေါ်သွားခေါ်သွားလိုက်တဲ့အချိန်ကမင်းကတော့လူအစ်စ်ဖြစ်ချင်းကြတော့မင်းအရက်ကတော့ထွက်လိုက်မယ်တကယ်ချင်း မိမိမကတော့စိတ်တစားဖန်ဆင်းထားတဲ့ရုပ်ဟာဖြင့်အရေးမထွက်ဘူးတကယ်ချင်းမိမိမမင်းပြန်ပြီးတော့ဥပတမီလှဲ့ပြီးတော့နေပူတဲ့အရက်ကိုမင်းသွားပြန်ရှိချင်ဦးတကယ်ချင်းရဝိဇ္ဇာဘုရားခိုင်းခိုင်းလိုက်တဲ့အချိန်ကကျတော့ဝိဇ္ဇာဘုပြောတဲ့အတိုင်းကြောက်ကုန်တဲ့ယောက်ျားသူမိမသူပြန်ပြီးတော့ဥပတမီလှဲ့ပြီးတော့နေပူတဲ့အရက်ကိုခလက်ခေါ်သွားခေါ်သွားတဲ့အချိန်ကကျတော့သူ့အရေးကတော့ထွက်တယ်ဘလူမကစိတ်တစားဖန်ဆင်းထားတဲ့ရုပ်ဆိုတော့အရေးမထွက်မထွက်တော့မှအဲ့တော့မှဝိဇ္ဇာဘုတငယ်ချင်းစီကြောက်ကုန်တဲ့ယောက်ျားကပြန်လာအေးတငယ်ချင်းမင်းပြောတာတော့မှားရဲ့တငယ်ချင်းရာငါမိမဟာပြင်းမျက်စိကြီးကလည်းနင်းနေတာမျက်ထောင်နေတာလည်းမှားနေဖနောင်ကြီးတိုးနေတာလည်းမှားနေနေပူတယ်ထွက်လိုက်တဲ့အချိန်ကမှအရေးမထွက်တာလည်းမှားနေငါမိမကငါအပြစ်ဝစုကောင်းတော့ငါမခွဲရနိုင်ဘူးတငယ်ချင်းရာငါတော့မခွဲနိုင်တော့ဘူးအဲ့ဒီလိုဝိဇ္ဇာဘုတငယ်ချင်းကိုပြောလိုက်ပြောလိုက်တော့အဲ့တော့မှဝိဇ္ဇာဘုတငယ်ချင်းကနေပြီးတော့တငယ်ချင်းတစ်ချိန်နှစ်ချိန်ဒီတစ်ခါသုံးချိန်နောက်ပိတ်ဆုံးစကားနောက်ပိတ်ဆုံးစကားပဲတငယ်ချင်းရေမင်းငါမှားထားခဲ့မယ်တငယ်ချင်းရမင်းတို့လင်မယားနှစ်ယောက်ညကြတော့အဲ့ရဝင်တဲ့အချိန်ခါကျတော့သန်းကောင်ကျော်တစ်ချက်တီးလောက်ကြပြီဆိုရင်ဖြင့်မိကွက်ထွန်ပြီးတော့မင်းတို့မိမိမှကြည့်ပြီးတော့တငယ်ချင်းဟာငါပြန်တော့မယ်တငယ်ချင်းဒါနောက်ပိတ်ဆုံးစကားပဲဆိုဝိဇ္ဇာဘုတငယ်ချင်းကဇံပင်ညင်ရတော့လှစ်ဆိုပြန်သွားပြန်သွားတော့သူကတော့စိတ်တစားဖန်ဆင်းထားတဲ့ယုံလူအသွင်ထင်မှတ်ပြီးတော့တခါတဲ့သာယာနှစ်သက်ပြီးဘလို့မှဒါတွဲနေတာဒါတွဲနေတော့ဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းဟာကိုညကြတော့အိတ်တော့အိတ်တာပေါ့လေသန်းကောင်ကျော်တစ်ချက်လောက်ကြတော့လက်ဦးတုံးကတော့ဘလို့မှကနေပြီးစိတ်တစားဖန်ဆင်းထားတဲ့လူယောင်ဖန်ဆင်းထားတော့ချောတယ်လှတယ်ထင်းတယ်စိတ်တစားဖန်ဆင်းထားတဲ့ရုပ်ဟာဖြင့်သန်းကောင်ကျော်တစ်ချက်တီးလောက်ကြတော့ဘလုမကစိတ်တစားဖန်ဆင်းထားတဲ့ရုပ်ပြောက်ပြီးတော့အိပ်ပျော်သွားတော့ဇာတိတယုတ်ကြီးဖြင့်ဇာတိတယုတ်ကြီးပေါ်နေတော့အဲ့တော့မှကြောက်ကုန်တဲ့ယောက်ျားဟာဖြင့်ဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းဟာဖြင့်သန်းကောင်ကျော်တစ်ချက်တီးလောက်ကြတော့မိခွက်ထွန်ပြီးတခါတည်းကြည့်တော့ကြည့်လိုက်တဲ့အချိန်ခါကျတော့မှအဲ့တော့မှဘလုမကြီးအသွင်ပေါ်နေတော့ဘယ်လိုမြင်တယ်လဲမျက်ခွက်ကြီးကလည်းသကောလောက်ကြီးနဲ့ရှာကြီးတစောင်းငါကြိုက်လို့အစွဲနှစ်ချောင်းငါလက်တစ်ဖက်တစ်ဖက်ငါပြောဖို့ကြီးလောင်နဲ့ခန္ဓာကိုယ်ကြီးကလည်းမကျင်းဝဲမနာသာကြီးအဲ့ဒီတော့မှကြောက်ကုန်တဲ့ယောက်ျားဘလို့မှကြောက်လာပြီကြော့လာပြီသူ့စားတော့မယ်ဆိုတာသိလာပြီဘလို့မှမြင်တော့အမတန်ကြောက်လာပြီအဲ့ဒီတော့ဘလို့မှကိုမြင်တော့တုံ့လုံးလာပြီကြောက်ပြီအဲ့တော့မှကြောက်ကုန်တဲ့ယောက်ျားမျက်လုံးပြိုးတော့ကြောက်ပြီမျက်ခွက်ကြီးကလည်းသကောလောက်ကြီးနဲ့မြတ်စီကြီးကလည်းရက်ခွင်းလောက်ကြီးနဲ့ငပြောအစွဲကြီးကလည်းငပြောဘူးလောက်ငပြောဘူးလောက်ကြီးနဲ့ရှာကြီးတစောင်းကြိုက်လို့ခန္ဓာကိုယ်ကြီးကလည်းမကြင်ဝဲမနာသာကြီးအဲ့ဒီလိုမြင်တော့ခန္ဓာကိုယ်ကြီးပုံပြက်ထားကြီးမြင်ပြီဘလို့မှအသွင်ပေါ်ပြီဘလို့မှအသွင်ပေါ်တော့ဘလို့မှစားတဲ့ရန်ကြောက်လိုက်မယ်အဲ့ဒီတော့ကြောက်ကုန်တဲ့ယောက်ျားဩငါတငယ်ချင်းပြောတာမှန်ပါလားအခုနေငါပြေးလို့ရှိလို့ရှင်လော့မမဟုတ်ဘူးဘလို့မှရန်ကလော့မမဟုတ်ဘူးဘလူကတလှလှလိုင်းလို့ချင်းအပြင်ငါမိတော့မှာပဲအဲမြင်ပြီဒီမှာဘလူမကိုကြောက်ပြီအဲ့ဒီတော့ဘလူမနာကနေပြီးတော့ထိုင်ပြီးတော့စဉ်းစားတယ်ဘလူမလည်းတုံ့လှုပ်ပြီးကြောက်လာပြီကြောက်လာတဲ့အချိန်ကတော့အဲ့ဒီတော့မှဘလူမရန်ကဘယ်လိုလွတ်အောင်ပြေးရပါမလဲလို့စိတ်ထဲကကြမ်းတယ်ဘယ်လိုကြမ်းလဲတဲ့ဩငါအခုနေမြပြေးလိုက်လို့ချင်းအပြင်ဘလူမနိုးလို့ရှင်တော့ငါတော့ပြေးရတော့မှာပဲဘလူအစာခံရတော့မှာပဲငါဘယ်လိုလုပ်ပြီးပြေးရပါမလဲဘလူမှလည်းနိုးမှလည်းကြောက်အဲ့ဒီတော့မှစိတ်ထဲကအကြံဖြစ်ဩဒီတိုက်ထားလို့ဒီတိုက်ပြေးလို့ရှိရင်တော့ငါတော့ဘလူမှရန်ကလွတ်မယ်မဟုတ်ဘလူမှရန်ကလွတ်အောင်ဘယ်လိုလွတ်ရအောင်လုပ်ပါဘလူမှကိုငါသတ်မှာပဲဘယ်လိုများသတ်ရပါမလဲဘလူမှအဲ့ဒီတော့မှအကြံပေါ်လာတဲ့အချိန်ခါကျတော့ဩငါအိမ်ကပါလာတဲ့ဓမ္မရှိပါသေးတယ်ဓမ္မတော်လေးရှိအဲ့ဒီတမတော်လေးနဲ့ငါဘလူးမလဲချောင်းတအားကြိုက်ခုတ်ပြီးတော့ဘလူးမလဲချောင်းပြတ်သွားလို့ဘလူးမသေးလို့ရှိရင်တော့ဘလူးမရန်ကငါလွတ်တော့မှာပဲလို့ဒီလိုအကြံလေးဖြစ်လာလွတ်ချက်လွတ်မဲ့စိတ်ကိုအကြံလေးဖြစ်လာအဲ့ဒီတော့မှဘလူးမမသိအောင်အသာလေးခြေတော့မြောက်ပြီးတော့သူပါလာတဲ့တမတော်လေးထားတဲ့နေရာလေးကိုအသာလေးသွားပြီးတမတော်လေးကိုယူပြီးတော့ ဓမ္မထိုလေးကိုကိုင်းလာပြီးတော့ဘလူမနာကိုအသာလေးချီနေဘလူမနိုးသွားမှလည်းကြောက်တာပေါ့အဲ့ဒီဘလူမနာကိုအသာလေးလျှောက်လာပြီးတော့ဘလူမနာကြတော့သူပါလာတဲ့ဓမ္မထိုလ်ကိုလက်တစ်ဖက်ဇုံကိုင်ပြီးတော့အသာချိန်ကြည့်တယ်ဘလူမလက်ချောင်းပြတ်ပါမလားမပြတ်လို့ရှိရင်တော့ငါတို့ကိုချိုးနေပြီအဲပြတ်အောင်ပြတ်လိုက်မှသားနဲ့ဘလူမရန်ကငါလွတ်တော့မှာပဲလို့အဲ့ဒီလိုစိတ်အကြံပြတ်တော့တခါတည်းကိုပါလာတဲ့ဓမ္မတော်ကိုလက်တစ်ဖက်ဇုံကိုင်ကင်နဲ့ပြီးတော့ဘလူမလက်ချောင်းကိုတခါတည်းတအားကင်ပြီးတော့တခါတည်းအာရပါရခုတ်ချလိုက်တယ်ဘလူမလက်ချောင်းပြတ်ထွက်သွားအဲ့ဒီတော့မှဘလူမလက်ချောင်းပြတ်သွားတော့မှအင်းငါအခုမှပဲဘလူမရန်ကလွတ်တယ်လို့စိတ်ကလေးတူကြအောင်အဲအဲ့ဒီတော့မှဘလူမရန်ကလွတ်တယ်လို့တခါတည်းကမှအပြားလဲပဲဝိပဿနာညာရင်ဝိပဿနာစိတ်နံပြက်ရုပ်ပြက်နံပြက်ရုပ်ပြက်ရုပ်ပြက်မှမမြင်လို့ရှိရင်ကာမကိလေသာဘယ်တော့မှမကောင်းပါဘူးအဲ့ဒီတော့ဒါကြောင့်မလို့အခုတရားဓမ္မများစိတ်တစဖန်ဆင်းထားတဲ့ယုံမှလည်းမသိနာမှလည်းမသိဖြစ်တာပြက်တာလည်းမသိဖန်ဆင်းထားတယ်စိတ်ကဖန်ဆင်းထားတဲ့ယုံတယ်အတန်ပေါ်မှာလည်းစိတ်ကဖန်ဆင်းထားတဲ့ယုံအနတ်ပေါ်မှာလည်းစိတ်ဖန်ဆင်းတဲ့ယုံယတာပေါ်မှာလည်းစိတ်ဖန်ဆင်းတဲ့ယုံအတွေ့ပေါ်မှာလည်းစိတ်ဖန်ဆင်းတဲ့ယုံဓမ္မပေါ်မှာလည်းစိတ်ဖန်ဆင်းတဲ့ယုံစိတ်တစားဖန်ဆင်းတဲ့ရုပ်တွေမှလည်းဖြစ်တာပြက်တာသဘာဝတရားတွေလည်းမသိမသိတော့တရားဓမ္မများလောကကြီးပျော်ပျော်ကြီးနေနိုင်ကြတာကဘာကြောင့်နေနိုင်တလဲတဲ့တရားဓမ္မများဝိပဿနာဉာဏ်လည်းမရဝိပဿနာစိတ်လည်းမဖြစ်မဲ့ပညာဖို့ပညာလည်းမရမရတော့လောကကြီးမှာပျော်ပါပြီးနေလိုက်ကြတာအစင်းတစ်ခုနဲ့တကား၆ပေါက်ကအာယုံကအာယုံ၆နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းအစင်းပေါ်မှာလည်းစိတ်ကလေးတွေကစိတ်တစားဖန်ဆင်းယုံမှလည်းမသိအစင်းပေါ်မှာဘလူမကအပြုတ်အဆုကောင်းတော့အစင်းပေါ်မှာသာယာတဲ့နှင်းသက်တဲ့တဏှာယာကစိတ်ဖြစ်တယ်အစင်းပေါ်မှာသာယာနေတယ်ပုံမှန်ပြည့်ပဲကိုစိတ်တစားဖန်ဆင်းလိုက်အတန်နဲ့နားနဲ့ထိမှန်လိုက်တဲ့ချင်းကအတန်ယုတ်ပေါ်မှာလည်းပါအတန်ယုတ်ကလည်းစိတ်တစားဖန်ဆင်းထားတယ်ယောအဲအတန်ယုတ်ကလည်းဘလူမကအပြုတ်အဆုကောင်းတော့အတန်ပေါ်မှာသာယာတဲ့နှင်းသက်တဲ့တဏှာယာကစိတ်ဖြစ်တယ်အနနဲ့နှကောင်နဲ့ထိမှန်လိုက်တဲ့ချင်းကအနရုပ်ပေါ်မှာဘလူမာကအပြစ်အဆုကောင်းတော့အနရုပ်ပေါ်မှာသာယာတဲ့နှစ်တဲ့တဏှာယာကစိတ်ဖြစ်တယ်။လျာနဲ့ယာသာနဲ့စားလိုက်တဲ့ချင်းကယာသာဤရုပ်ပေါ်မှာစေတစအဖန်ဆင်းထားတဲ့ယုံမှလည်းမသိနာမှလည်းမသိနာဤအာယုံကြောင့်ဖြစ်နေတဲ့ဥပါဒံခန္ဓာကိုလည်းမသိမသိတော့ဘလူမာကအပြစ်အဆုကောင်းတော့သာယာနှစ်တဲ့ယာကစိတ်ဖြစ်ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါလည်းပဲစိတ်တစားဖန်ဆင်းထားတဲ့ယုံမှလည်းမသိနာမှလည်းမသိဖြစ်တာလည်းမသိပြက်တာလည်းမသိသဘာဝသစ္စာသဘောတရားသာမြင်ညလက္ခဏာလည်းမသိမသိတော့ဘလူမကအပြည့်အစုံကောင်းတော့သာယာတဲ့နှစ်တဲ့တဏှာယာကစိတ်ဖြစ်တယ်အဲမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ခါဓမ္မယုတ်ပေါ်မှာစိတ်တစားဖန်ဆင်းထားတဲ့ယုံမှလည်းမသိနာမှလည်းမသိဖြစ်တာလည်းမသိပြက်တာလည်းမသိဓမ္မရုပ်ပေါ်မှာဘလုံးမာကအပြုတ်အဆုကောင်းတော့သာယာတဲ့နှင်းသက်တဲ့တဏှာယာကစိတ်ဖြစ်တယ်အဲဘလုံးမာကကြီးအပြုတ်အဆုကောင်းတာဒါကြောင့်မလို့တကယ်အစ်စ်ဝိပဿနာညာဝိပဿနာစိတ်ရပြီဆိုလို့ရှိရင်ဖြစ်တရားဓမ္မပြမသူများကိုယ်ခန္ဓာကိုမလိုခြင်းမသူများခန္ဓာမတည့်ရင်သူများခန္ဓာဘယ်တော့မှမနှစ်သက်ဘူးကိုယ်မနှစ်သက်ရင်သူများခန္ဓာဘယ်တော့မှမနှစ်သက်ဘူးကိုယ်ခန္ဓာကိုမဆက်ဆုံးမှသူများခန္ဓာမလို့ခြင်းတော့ကိုယ်ခန္ဓာကိုမတာတွယ်လို့သူများခန္ဓာမတာတွယ်တာကိုယ်ခန္ဓာကိုယွန်လို့သူများခန္ဓာယွန်တာကိုယ်ခန္ဓာကိုကိုမကြည့်ခြင်းလို့ဒေါသဖြစ်လို့သူများခန္ဓာမြင်တော့ဒေါသဖြစ်သွားတယ်အဲဒါကြောင့်မလို့သရာဂံများဟာကာမကိလေသာခေါင်းပါတယ်လို့ပြောနေပြောတာရှိကြပါတယ်ကာမကိလေသာခေါင်းပါတာကဘယ်လိုမြင်ပါလဲဘယ်လိုသိပါလဲလို့ဒီလိုမေးလိုက်လို့ရှိရင်မသိတော့ဘူးကာမကိလေသာခေါင်းပါတယ်လို့လုံးလည်းချာလပါကြီးပြောတယ်အဲ့ဒီလိုဝိပဿနာညာဝိပဿနာစိတ်ရုပ်ပြည့်ကြီးကိုမြင်မှသာလဲဒုက္ခဝေဒနာကိုဒုက္ခဝေဒနာဖြစ်တယ်မကြည့်ချင်တဲ့ဒေါသစိတ်ဖြစ်ကုန်တာပဲလက်ဥတော်သာယာနှစ်သက်တယ်ဘလို့မှအပြုတ်စုကောင်းတော့ချောလိုက်တာလှလိုက်တာဝါလိုက်တာအဲဖြူလိုက်တာဒါတွေသိနေအဲ့ဒါဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာမခံစားနိုင်တော့ဘူးနာပုံပြည့်ကြီးမြင်တော့အတုပလက္ခဏာကိုမြင်တော့အဲ မကြည့်ဝင်တော့ဘူးမကြည့်ဝင်မနာတာဖြစ်ပြီးဝေဒနာဒုက္ခဝေဒနာကနေပြီးဒုက္ခဝေဒနာမခံစားကြတယ်ဘုရားအဲ့ဒါဒေါသစိတ်ဖြစ်တယ်အဲ့ဒါပါလေတဲ့သရဂါများမြင်တဲ့အမြင်လေးဘာကြောင့်လဲတဲ့သရဂါများဟာတလောကလုံးဟာဖြင့်ရုပ်ပြည့်ကြည့်နေမြင်တော့ဘယ်လိုဖြစ်လဲမကြည့်ခြင်းမတာတွယ်မနှက်သက်ဘူးဝေဒနာဖြစ်နေပြီမကြည့်ခြင်းတဲ့စိတ်ကိုအဲ့ဒီရုပ်အဆင်းရုပ်ကြီးပေါ်မှာအတုပအဆင်းတွေမြင်နေတော့မကြည့်ဝင်မနာတာမနှက်သက်တော့ဘာဖြစ်လဲတဲ့မကြည့်ခြင်းတဲ့စိတ်ဒေါသစိတ်ဖြစ်ကာမရာကတော့ခေါင်းပါတယ်ပြညာစင်သေးလားမစင်သေးဘူးကာမရာကတော့ခေါင်းပါသွားတယ်ကာမရာကတော့ခေါင်းပါသွားပြီလေအဲ့ဒီတော့ကာမရာကခေါင်းပါသွားတော့ဝေဒနာဒုက္ခဝေဒနာကနေပြီးဒုက္ခဝေဒနာဖြစ်တယ်အဲ့ဒါကြောင့်မလို့တရားဓမ္မများကာယတိပ္ပတံကာယနှုတ်ပတနာဝေဒနာတိပ္ပတံဝေဒနာနှုတ်ပတနာသရဂါမိမဲ့သရဂါမိဖို့ကဘာလဲတဲ့မြင်လိုက်တဲ့အချိန်ကဝေဒနာဖြစ်တော့ဝေဒနာမခံစားနိုင်တဲ့ဥစ္စာဝေဒနာနဲ့သပြဲအဲ့ဒါသရဂါမိမဲ့ခေါ်တယ်သရဂါမိမဲ့ကဘယ်လိုသတ်တယ်လို့စိတ်ကိုမေးမှာမြင်တာပဲလို့မြင်နေတယ်လေဘယ်လိုစိတ်ကဘယ်လိုသတ်လိုက်တယ်လဲ